တရားနာပိဋကများနဲ့တကားစัจ java လာအနန္တမှာရှိတဲ့တတဝါအားလုံးကိုယ်ရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့လူခွန်ဆက်မေတ္တာပို့သရင်ဒီနေ့2000ခုနှစ်အောက်တိုဘာလ24ရက်ပထမရက်နေမင်္ဂလာတောင်ချင်းစန္ဒယာမသီလရှင်သတင်းတိုင်းအတွင်းဆင်းရင်ကျင်းပါလေစန္ဒယာမသီလရှင်သတင်းတိုင်းပဒနာနိုင်ကဆရာကြီးဒေါကုံတလသီရီရဲ့အဂ္ဂမဟာကန္ထဝါစကပန္ဒိတဝေဒစိတ်ဂုံပြူဥဇောဝဲအထိအမှတ်ဓမ္မတပင်မှာအလင်းစီဓမ္မလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလို့မှာဖြစ်ပါတယ်တရားအလှူရှင်အနေနဲ့တရားအလှူမပေးလို့ကင်းတရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခြင်းတရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗေညုမြတ်စွာဘုရားရှင်ကိုသုဘရှင်ရဲ့အရဟံဂုဏ်တော်ပေါ်မြင်ခြင်းဖြင့်ရှင်ဥစွာရှိခိုးပူဇော်ကြရအောင်အရဟံဂုဏ်တော်ရဲ့အနည်းအဓိပ္ပာယ်၃မျိုးကိုတစ်မျိုးနှစ်ခေါက်စီဥစဉ်လို့တိုင်ပေးပါမယ်ဥစဉ်နှစ်ခေါက်တိုင်ပေးပြီးရင်ဉာဏ်တော်မြတ်ကသုံးခေါက်ပေါ်မြင်ကြရမယ်အရဟံဣဒံတင်စေနောမူသောမြတ်စွာဘုရားအရဟံဣဒံတင်စေနောမူသောမြတ်စွာဘုရအရဟံသေကံရာယနိုင်ပင်မကောင်းမှုကပြုတော်မမူသောမြတ်စွာဘုရားအရဟံသေကံရာယနိုင်ပင်မကောင်းမှုကပြုတော်မမူသောမြတ်စွာဘုရားအရဟံဥဟောသူဝါဘေရတော်မူတဲ့ကောမြတ်စွာဘုရားယသဗျာရှင်ရဲ့အရဟံဂုဏ်တော်ပေါ်မြတ်ပူဇော်ပြီးပြီဖြစ်တဲ့အတွက်လက်အောင်ချီထားတာလေးတွေချထားပြီးတော့ဉာဏ်ရင်းလေးတွေနှိမ့်မထားပဲဖွင့်ထားပြီးတော့ဣရိယာပုတ်ထိုင်တဲ့ဣရိယာပုတ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်သာတဲ့ဣရိယာပုတ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဖုံးမြတ်တရားကောင်းစဉ်ကပါတယ်လေအလင်းစီတမန်ကြီးစီတမန်ဆိုတော့ကြားဘူးတဲ့ထင်တယ်နော်အဲ့ဒါလေးနဲ့ကပ်ပြီးတော့မှတ်ထားလိုက်ပေါ့လေအလင်းစီတမန်ဒီနေ့ကျင်းပတဲ့တရားပွဲကစန္ဒယမသီလရှင်စာတင်တဲ့ရဲ့ဗရဏနာယကဆရာကြီးဒေါကုံတလသီရီရဲ့အဂ္ဂမဟာကန္ထဝါစကပန္ဒိတဝိဒိသိတ်တော်ရရှိခြင်းကို ကုန်ပြုပူဇော်တဲ့အနေနဲ့ကျင်းပတဲ့တရားပွဲဖြစ်ပါတယ်။အဂ္ဂမဟာဒန္တဝါစကပန္တိတာဆိုတော့ဒီလိုရှင်ဆရာကြီးဆရာလေးတွေကတော့အဓိပ္ပာယ်ပြတာပေါ့။ရုံးဝတ်ကျောင်းတက္ကသိုလ်မတွေကတော့သိပါမလား။မသိပါဘူးလေ။မသိဘူးနဲ့ဘာလို့ပူဇော်ဝင်လာလို့နေတူ။အဲ့ဒါသိအောင်မှတ်ထားမယ်နော်။အဂ္ဂဆိုတာမြင့်မြတ်သောမဟာဆိုတာကြီးကျယ်သောကန္ထဆိုတာသဗ္ဗေကျမ်းကံဝါစကဆိုတာပူချတာပန္တိတာဆိုတာပညာရှိမြင့်မြတ်ကြီးကျယ်သောစာချပညာရှိသဘောပေါက်ပြီလားဗားတဲ့တော့အဂ္ဂမဟာကန္ထဝါစကပန္တိတံဆိုတာမြင့်မြတ်ကြီးကျယ်သောစာချပညာရှိအဲ့ဒီမြင့်မြတ်ကြီးကျယ်သောစာချပညာရှိဘုရားသခင်ကိုအလူခံရရှိတဲ့ဆရာကြီးရဲ့ဘွဲကပါတဲ့တို့ဒေါကုံတလသီရီဒေါကိုဖြုတ်ထားလိုက်ကုံတလသီရီကုံတလသီရီဆိုတာဘာလို့ဒီပေတကားတကမလေးမသိဘူးနော်ကိုကိုကိုနေတဲ့ဆရာကြီးဘွဲမေးထားရမှာအဲ့ကုံတလဆိုတာဘာလို့ဆရာလေးတွေကိုဆရာကြီးဘွဲအတိတ်ကလေးသိထားမှဖြစ်မယ်နော်ကျဆရာလေးတွေလည်းပြောပါအောင်ကုံတလဆိုတာဘာလဲတို့ကုံနာပဲမဟုတ်လားဟုတ်လားဆရာကြီးဆိုတော့ကုံနာပဲတပည့်တွေအများကြီးနဲ့ဆိုတော့ဟုတ်လားကုံတလကတော့ကုံနာပဲလीနော်အဲ့ကုံတလဆိုတာရှင်ညီမရဲ့သိစံတော့နှကောင်းပေါ့နော်ကိုယ်ကလေးကနနကပ်ပေါ့နှကောင်းနကပ်နဆွေအဲ့ဒါကိုဘာလို့ခေါ်လဲကုံတလလို့ခေါ်တယ်ကိုကိစ္စရာဟိုနတန်သီးကြီးတွေလည်းပါမှာပေါ့လीလူငယ်လေးတွေဟုတ်လားကိုကိနကတ်တောင်မှပြည်ကြီးတွေနဲ့မတက်ကြတော့ဘူးတချို့ကိုကိမင်းကြီးတွေရတာဘာကနကွင်းကြီးတွေတက်ကြအဲ့ဒါနကွင်းလည်းပဲကုံတလလို့ပြောအောင်ပါပဲနော်အဲ့ဒါကုံတလဆိုတာနတောင်နကပ်နကွင်းနတန်ကြီးအဲ့ဒါကိုကုံတလလို့ခေါ်တာပဲအဲ့ဒါဒွိုင်းကြီးရင်တော့အာလုံးနဲ့ချုပ်ငုံပြီးတော့အာလုံးရဲ့ဒိဋ္ဌိပါဝနာကတော့နဂတ်ပေါ့ဒါအများစုသုံးတဲ့စကားလုံးပဲနော်ကုံတလဆိုတာနဂတ်အဲ့ဒါနဂတ်ကလည်းပဲအများကြီးရှိတာဆိုတော့ဆရာကြီးကကုံတလသီရီတို့ကတော့စိတ်နဂတ်ပဲဖြစ်မှာပါနော်အဲ့တော့ဘာလို့လဲဆိုတော့စိတ်နဂတ်ရောင်ကြောင်ပန်းကြောင်နဲ့ဆိုတာရှိတယ်မလားရှိတယ်ပန်းကနဂုံကသိမပြောင်းဘူးနဂုံကပြောင်းနေပဲထားအောင်ပေါ့လေစိတ်နဂတ်လေးနဲ့ပေါင်းလိုက်ရတယ်ဆိုရင်တော့ပါလိုက်လေပူပြောင်းသွားတာပေါ့နဂုံကမပြောင်းနဲ့ပါကလည်းစိတ်နဂတ်နဲ့ပေါင်းလိုက်ရရင်ပြောင်းသွားတယ်နဂုံကပြောင်းပြီးသားပါကလည်းစိတ်နဂတ်နဲ့ပေါင်းလိုက်တော့ပူပြီးပြောင်းသွားတယ်စိတ်နဂတ်ရဲ့တတိဟာသူနဲ့ချီးကျူးရတဲ့ပတ်ဝန်းကျင်ကိုအယောင်တောက်စေတယ်ထွန်းလင်းစေတယ်တင့်တယ်စေတယ်ပြည့်တည်ရည်ရှိစေတယ်အဲ့ဒီလိုပါပဲဆရာကြီးတို့ကုန်းတော်ထေရီနဲ့ဖြစ်တဲ့ဆက်ဆံရတဲ့ဒီလရှင်ဆရာကြီးဆရာလေးတွေလူမကျောင်းတက္ကသိုလ်တက္ကမတွေလည်းပဲလက်ဆောင်ဆင်းရှင်ရဲ့တရားအဆုံးအမတွေကိုဆရာကြီးကနေသိသိပြီးတော့နိုင်နိုင်ကျင့်သုံးခွင့်ရတဲ့အတွက်ကြောင့်ဆရာကြီးဆရာလေးတက္ကသိုလ်တက္ကမများလည်းပဲမပြောင်းကြဘူးလားပြောင်းပါတယ်တရားအလင်းနဲ့ပြောင်းတာပေါ့နော်ဆရာကြီးတို့ကုန်းတော်ထေရီညွှန်ကြားတဲ့ရှင်းပြတဲ့ပြောပြတဲ့ဖြေပြပြီးတဲ့တရားဓမ္မအလင်းအောင်နေကြမိမိတို့ရဲ့ဘဝမိမိတို့ရဲ့စိတ်ဓာတ်တွေအကြောင်းလက်ပြီးတော့ပြောင်းထွက်လာကြပြီ။ဒါကြောင့်ဆရာကြီးဒေါကုံတလထေရီကိုစိတ်နဂတ်လို့ခေါ်သင့်မခေါ်သင့်။ခေါ်သင့်ပါလေနော်စိတ်နဂတ်။အဲ့ဒါကုံတလထေရီဆိုတဲ့မှာကုံတလဆိုတာကပတ်ဝန်းကျင်ကိုအကြောင်းနဲ့ထွန်းလင်းတောက်ပစေတဲ့တနည်းနဲ့တော့ပတ်ဝန်းကျင်ကိုအကောင်းကျိုးပြုတဲ့စိတ်နဂတ်ပါ။ထေရီဆိုတာကတော့ဘာလို့ဒီကမှကြီးသီရိဆိုတာခိုင်နေသူလို့သိပြရပါယဟန်တော်မြတ်ဆိုတော့ထေရပေါ့လေယုဒမီဖြစ်တဲ့အတွက်ကြောင့်အဋ္ဌိလိင်တွေနဲ့ဆိုတော့လုံးကြီးတဲ့ဆံကက်လေးနဲ့တွဲလိုက်တော့သီရိဆိုပြီးတော့ဖြစ်သွားတယ်ခိုင်ခန့်နေသူခိုင်နေတဲ့သူတည်တန်းနေသူဘာလို့ခိုင်ခန့်တယ်လဲခိုင်နေတယ်လဲတည်တန်းတယ်လဲဆိုရင်တော့ခိုင်နေသောသီလဂုဏ်ခိုင်နေသောသမာဓိဂုဏ်ခိုင်နေသောပညာဂုဏ်လေးရှိလို့သီရိလို့ခေါ်ပါတယ်။သီလဂုဏ်လေးခိုင်မြဲလို့ သမာဓိကုံနေခိုင်မြဲလို့ပညာကုံနေခိုင်မြဲလို့အဲ့ဒီလိုခိုင်မြဲတည်တဲ့သောသီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်လဲ?ထေရီလို့ခေါ်တယ်။ကိုယ့်ရဲ့ပဝင်းရှင်ကိုတရားဓမ္မအလင်းအောင်နေတယ်လေအယောင်တောက်စီတဲ့အတွက်ကြောင့်ကုံတလာအသက်18နှစ်အရွယ်ကနေစအသက်18နှစ်အရွယ်သီလရှင်စဝတ်တဲ့အချိန်ကစပြီးတော့ဒီနေ့အသက်82နှစ်ချိန်ရှိနှစ်ပေါင်း90ကျော်မြတ်စွာဘုရားရှင်ရဲ့အဆုံးအမအတိုင်းသီလသမာဓိပညာကျင့်စဉ်တွေကိုတသွေးမတိန်လိုက်နာကျင့်သုံးခဲ့တဲ့အတွက်ကြောင့်သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်တွေကလည်းအနှစ်တည်ပြီးတော့အမရီတည်ပြီးတော့ခိုင်ခန့်နေတယ်ခိုင်မြဲနေတယ်ဒါကြောင့်စေနဂတ်ကူစေနဂတ်လူလည်းပဲအယောင်လက်စီတယ်ဒီနသမာတိပညာလည်းခိုင်မြဲတယ်ဒါကြောင့်အမိပညာခေါ်စရာကဒေါကုန်တလထေရီဒီကုန်တလထေရီရဲ့အဓိပ္ပာယ်လည်းသဘောပေါက်ပြီနော်အဂ္ဂမဟာဂန္ဓဝါစကဆိုတဲ့အဂ္ဂမဟာဂန္ဓဝါစကပန္တိတဆိုတဲ့ဝဲရဲ့အဓိပ္ပာယ်လည်းသဘောပေါက်ပြီတလဆိုရင်အလေးစိတ်တမန်ဆိုတာပြောချင်တာမလို့တော့နော်ယေသဗျာတိယောတညစကားယေသဗျာဟောတညတရားတွေဟာအလင်းစကားတွေအလင်းတရားတွေကြီးပါပဲအဲ့ဒီအလင်းစကားအလင်းတရားတွေကိုသူတော်ရဲ့နှလုံးသားမှာကိန်းဝတ်သွားအောင်ဖြန့်ဖြူးပေးတဲ့ပုဂ္ဂိုလ်ကိုအလင်းစိတ်တမန်လို့ခေါ်ပါတယ်ယေသဗျာပြောထားတဲ့အလင်းစကားတွေကိုဖြန့်ဖြူးတဲ့ပုဂ္ဂိုလ်ယေသဗျာဟောထားတဲ့အလင်းတရားတွေကိုဝေညှပေးတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်မလဲအလင်းစိတ်တမန်အလင်းတမန်တော်ပေါ့နော်တမန်တော်ဆဲစကလုံးနဲ့အတူတူပါပဲယေသောကျေရှင်ရဲ့ကိုးစားယေသောကျေရှင်ရဲ့တရားတော်တွေကိုဖြန့်ဖြူးပေးနေလို့လေဗုဒ္ဓဂျူတာဘုရားတမန်တော်လို့လည်းဆိုနိုင်တယ်ဘုရားစိတ်တမန်ပေါ့ယေသောကျေရှင်ရဲ့တရားတော်တွေကိုဖြန့်ဖြူးပေးနေတာမလို့ဓမ္မဂျူတာတရားတမန်တော်တရားစိတ်တမန်လို့လည်းခေါ်နိုင်တယ်အရှင်သာရိပုတ္တရာအရှင်မဟာမောဂလန်ဆက်ရှိတဲ့တန်ခါတော်များရဲ့တရားဓမ္မတွေဖြန့်ဖြူးပေးနေတဲ့အတွက်ကြောင့်လည်းပဲတန်ခါဒုဒ္ဒတန်ခါဓမ္မတော်တန်ခါစီဓမ္မလို့လည်းခေါ်နိုင်ပါလေအလင်းစကားတွေအလင်းတရားတွေပြည့်နှံ့အောင်ဖြန့်ဖြူးပေးနေတဲ့ပုဂ္ဂိုလ်ဖြစ်လို့အာလောကဒုဒ္ဒသို့မဟုတ်အစ္ဆောဒဒုဒ္ဒအလင်းဓမ္မတော်အလင်းစီဓမ္မလို့လည်းဆိုနိုင်ပါလေယေသဗျာရှင်ဟောကြားထားတဲ့တရားတော်တွေကိုဟောပြောတဲ့ပုဂ္ဂိုလ်တရားနည်းလမ်းကမ္မထာနည်းလမ်းတွေညွှန်ကြားသောအချင်းပြသပေးတဲ့ပုဂ္ဂိုလ်ယေသဗျာရှင်တရားအဆုံးအမတွေကိုစပ်ပြီးအနေနဲ့သိအောင်ရေးသားတဲ့ပုဂ္ဂိုလ်ဓမ္မဓမ္မစာလိုက်ပုဂ္ဂိုလ်တွေကိုပို့ချပေးတဲ့ပုဂ္ဂိုလ်တရားဟောတရားပြစာရေးစာချလုပ်နေကြတဲ့ပုဂ္ဂိုလ်များကိုဓမ္မဒါနအလှရှင်နည်းလို့ဆုံးကိုပြီးတော့ပြောနိုင်တယ်အဲ့ဒီဓမ္မဒါနအလှရှင်တွေဟာအလင်းစိတ်တမန်တွေပါပဲ။ဒီတော့တရားဟောပြတဲ့ဆရာကြီးဆရာချလူပေါ်လိုက်တော့ရဟန်းတော်တွေဒီလိုက်ရှင်တွေနဲ့ပဲဆိုင်တယ်လို့ထင်ရတယ်မဟုတ်ဘူး။လူဝိဇ္ဇာပုဂ္ဂိုလ်တွေလည်းပဲယဉ်ကျေးကျေးနဲ့တရားစကားလေးတွေကိုကိုယ်ပဝင်ခြင်းကိုယ်မိတ်ဆွေတွေပြအောင်ပြောပြပေးတယ်။ကိုယ်မှရှိတဲ့တရားစာအုပ်လေးတွေကိုနားယံတယ်၊သုံးဖို့တရားစာအုပ်တွေကိုလှူဒန်းတယ်။တရားသိခွင့်လေးတွေနှာနာထောင်ခိုင်းတယ်၊တရားသိခွင့်လေးတွေဓမ္မလက်ဆောင်ပေးတယ်အဲ့ဒီလိုဒီဝိဇ္ဇံပုဂ္ဂိုလ်လေးပဲအလင်းစိတ်တမန်ဖြစ်ပွင့်ပြီးရှိဘူးလားရှိပါလေဓမ္မဒါနအလှူရှင်တိုင်းပြီးအလင်းစိတ်တမန်ပုဂ္ဂိုလ်ကြီးပဲဘာလို့လဲဆိုတော့မြတ်စွာဘုရားရဲ့တရားအလင်းတွေကိုရအောင်ကြည့်လို့ပြီလို့ပဲအဲ့ဒါမြတ်စွာဘုရားရဲ့တရားတော်တွေဆိုတာကအလင်းတရားတွေကြီးပဲအဲ့လင်းတွေလည်းဆိုရင်တော့ဆုံးဝင်ပြီးအချင်းချင်းပြောရမယ်ဆိုရင်အလင်း၃မျိုးမှတ်လိုက်ပေါ့နိုင်လွယ်အောင်ကမ္မတက္ကတာဉာဏ်အလင်းရေဝိပဿနာဉာဏ်အလင်းရေမေဖို့ဉာဏ်အလင်းရေလို့ဒီလိုပဲနှစ်မျိုးလေကောင်းတယ်လည်းကောင်းရရမင်းမကောင်းတယ်လို့ရင်မကောင်းရဖြစ်မင်းကိုယ်ဆိုင်တဲ့မျိုးစင်းနဲ့တည်နေတဲ့အပင်ပေါက်ပြီးတော့ကိုယ်ဆိုင်တဲ့မျိုးစင်းနဲ့လမ်းပြောတဲ့အပီးကိုပဲစားရမင်းချိုးစင်းဆိုင်ရင်ချိုးမင်းပေါက်ပြီးတော့ချိုးသီးသီးချိုးသက်ချိုးသီးစားရမင်းအခါကြီးဆိုင်ရင်အခါပင်ပေါက်ပြီးတော့အခါပြီးပြီးအခါပြီးဆိုင်ရမယ်အဲဒီလိုကံနဲ့ကံရဲ့အကျိုးကိုခွဲခြားသိချင်ပြီးတော့ပြည်ပြည်ချင်းချင်းရှင်းရှင်းလင်းလင်းသိမြင်သွားတဲ့ဉာဏ်ကိုကမ္မသက္ကတဉာဏ်အလင်းလို့ခေါ်ပါတယ်မြတ်စွာဘုရားရှင်တရားတော်တွေကအဲဒီကမ္မသက္ကတဉာဏ်အလင်းကိုလည်းပဲပြီးပါတယ်ဒီလိုသိတဲ့လို့ဝိပဿနာဉာဏ်အလင်း ပုဂ္ဂိုလ်တော်ငါသူတော်ယောက်ျားမိန်းမယင်းနေတော်တောင်းဆိုရရပရမတ်ဘောအဖြစ်တကယ်တော့မရှိဘူးပြည့်ညက်တွေပဲတကယ်စင်မှရှိတာကတော့ယုတ်တရားနဲ့တရားတွေပဲအဲဒီယုတ်တရားနဲ့တရားတွေကလည်းအကြောင်းအကျိုးနဲ့ဖြစ်နေကြတယ်အကြောင်းအကျိုးနဲ့တကယ်တော့အဲဒီယုတ်တရားနဲ့တရားတွေဟာအများအားဖြစ်ပြပြောင်းလဲနေကြတယ်မနည်းတဲ့အိဋ္ဌတရားတွေမကောင်းတဲ့ဒုက္ခတရားတွေမပိုင်တဲ့အနတ္တတရားတွေလို့သုဒ္ဓမဉ္စနာကြာခြင်းသရှိခြင်းအဖြစ်လည်းတိပ္ပံပြီးတယ်စိတ်ဓာတ်များဉာဏ်ကြာခြင်းစိဉ္ဉေနှလုံးသွင်းခြင်းအဖြစ်လည်းတိပ္ပံပြီးတယ်ကိုယ်ကိုယ်တိုင်လက်တွေ့ရှိမှပေါ်များပြီးတော့မျက်စိနဲ့မြင်တယ်လို့ကိုဒိဋ္ဌမြင်သောအဖြစ်လည်းပဲဘာဝနာများဉာဏ်အလင်းတွေကိုပြီးပါတယ်အဲဒီယုံနာဖြစ်တဲ့အိသဒုက္ခအနတ္တသဘောတရားတွေကိုသုဒ္ဓမဉ္စစိတ်ဓာတ်များဘာဝနာများဉာဏ်သုံးမျိုးနဲ့သိတာကိုတော့ဘာလို့ခေါ်လဲဝိပဿနာဉာဏ်လည်းလို့ခေါ်ပါတယ်။အဲဒီဉာဏ်ကိုလည်းပဲလက်ဆောင်တဲ့ရှင်ရဲ့တရားဆုံးပါတွေကပြီးပါတယ်။အဲဒီလိုဝိပဿနာလို့ကိုရှင်းစိတ်နဲ့နောက်စိတ်ရှင်းသမားကြီးနဲ့နောက်သမားကြီးရှင်းနေတဲ့နောက်ဉာဏ်ဆက်ဆက်အောင်ကြိုးစားအားထုတ်သွားလို့ဝိပဿနာဉာဏ်နဲ့ရင့်ကျက်သွားပြီးအားရှိသွားပြီးဆန်းကျင်ပြီးသွားပြီးဆိုရင်တော့နိုင်ဉာဏ်ပညာဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားပါတယ်။နိဗ္ဗာန်ကိုမြင်နိုင်တဲ့ဉာဏ်ကတော့မဉ္ဇဉ်ဘူးဉာဏ်အဲဒီနိဗ္ဗာန်ကိုမျက်စိနဲ့မြင်ရတဲ့လူကမြင်ရတဲ့ဉာဏ်မျိုးဉာဏ်အလင်းကိုကြတော့ဘာအလင်းလို့ခေါ်လဲမဂ်ဘူးဉာဏ်အလင်းအဲဒါမဂ်ဘူးဉာဏ်ရဲ့ဆက်ကတော့ဝိပဿနာကိုအားဆုံးလို့ရှိရင်အကျိုးတရားဖြစ်နေရရှိမှာပါပဲပုထုရှင်ပုဂ္ဂိုလ်များကမ္မထာနာအားထုတ်နေတဲ့ယောဂဝဆရာပုဂ္ဂိုလ်များအနေနဲ့တကယ်လက်ကြံထားမယ့်အလင်းကတော့ကမ္မတကဉ္ဉာဏ်လေးရဲ့ဝိပဿနာဉာဏ်လေးရဲ့အဲ့ဒီအလင်းစမျိုးကတော့အဓိကပါရဏပါပဲ။ဘုမေဘုဉ္ဉာဏ်လေးကတော့ဝိပဿကံကံရဲ့အကျိုးကိုယုံကြည်ပြီးတော့နိဗ္ဗာန်ရဲ့၆ပါးဖြစ်တဲ့ကုသိုလ်ကံတွေကိုတည်ထောင်။အဲ့ဒီကုသိုလ်ကံတွေပေါ်မှာရည်တည်ပြီးတော့ဝိပဿနာလုပ်ကိုအားထုတ်သွားလို့ရှိရင်မေဘုဉ္ဉာဏ်ဆိုတာကလူလျောက်ပေါ်ပေါက်လာမှာပါပဲ။အဲ့ဒီလိုကမ္မတကဉ္ဉာဏ်လေးဝိပဿနာဉာဏ်လေးမေဘုဉ္ဉာဏ်လေးတွေခေါ်ကြတာတရားဒေသနာတော်တွေကိုမြတ်စွာဘုရားရှင်ရဲ့ကိုးစားတစ်စင်ဟောပြောပြတာပူဇော်ရည်သားနေရတဲ့ပုဂ္ဂိုလ်များကိုအလင်းစီတမန်လို့ခေါ်ပါတယ်။တရားဒီနေရာမှာဆံပုလေးဆိုင်ရရင်တော့ကောင်းမယ်ဖြစ်နေ။အဲဆီရီးဇဂုဏအထေရီကိုဂုံပြုတဲ့အနေနဲ့ဆံပုလေးဆိုလိုက်ရအောင်။တရားသေးယူပုထာဇုမေယုအလင်းစေတမံတရားပေးယူပုထာဇုမေယုအလင်းစေတမံအဲဒီတော့ကုန်လာထေရီကတော့ကန္ထဝါစကဆိုတဲ့တိုင်းသာမီပုထာရနဲ့ပတ်သက်တဲ့ဘွဲ့ရထားတာမို့လို့တရားသူယူပုထာသူမယူလေးစီတမန်လို့ဆိုထားပါတယ်။ဟောပြောတဲ့လူဆိုရင်လည်းတရားသူယူဟောပြောသူပေါ့။တရားပြတဲ့ပုဂ္ဂိုလ်ဆိုရင်လည်းတရားသူယူပြတာသူ။ဆိုင်ရည်တဲ့ပုဂ္ဂိုလ်ဆိုရင်တော့တရားပြယူရေးတာသူမယူလေးစီတမန်လို့ဒီလိုဆက်ပြီးတော့ဆိုရမှာပါပဲ။အဲ့တော့မြတ်စွာဘုရားကိုယ်တိုင်လည်းအလင်းစေတမမှာပဲနော်မြတ်စွာဘုရားရှင်ရဲ့တိသာသံဃာတော်များဘေကုဏီများဘေကုဏီနဝင်းတိလရှင်များဘုရားဆုံးမကိုယ်တိုင်တော်ကြတဲ့ဥပါဒကတရားများဥပါသိကတာယိကမများဓမ္မဒနာရှင်ကိုပေးလို့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအလင်းစေတမတွေကြီးပဲအဲဒီလိုအလင်းစေတမပုဂ္ဂိုလ်တွေမျိုးမျိုးဆဆရှိတဲ့အထက်ကဒီကနေ့ကျန်တဲ့မြတ်တမဂုံပြုပူဇော်ကြတဲ့ဂုံပြုပူဇော်ခံပုဂ္ဂိုလ်ကဘိက္ခုနီမေဝေအမျိုးသမီးတိရရှင်ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်လက်ထက်တုန်းကအင်မတန်ကြိုကြာထင်ရှားခဲ့တဲ့အလင်းစေတမန်အမျိုးသမီးတယောက်ကြောင့်ကိုဦးဇင်းတို့အစဉ်ပြောပြခြင်းအဖြစ်ဆရာကြီးတော်ကိုရလထေရီကိုဂုဏ်ပြုကြပါလေ။အဲဒီမြတ်စွာဘုရားရှင်လက်ထက်တုန်းကအလင်းစေတမန်အမျိုးသမီးကလည်းစာချခဲ့တဲ့ပုဂ္ဂိုလ်ပါပဲ။ဘုရားလက်ထက်ကတော့စာဥစာရဏီမရှိတော့ သာချတယ်လို့တော့ပြောလို့မရဘူးပေါ့လေမြတ်စွာဘုရားဟောတဲ့တရားကိုတစ်ဆင့်ပြန်ပြီးတော့ဟောပြတယ်ယန္တော်ရိဘိက္ခုနီရိတရားဟောတယ်ဆိုတာကတော့သိမထူဆန်းဘူးခုဒီဝိဇ္ဇာအမျိုးသမီးကမြတ်စွာဘုရားရဲ့တရားတွေကိုတစ်ဆင့်ပြန်ပြီးတော့ဟောပြောပြန်တာပြီးတယ်ဆိုတော့ဒါထူဆန်းတယ်လို့ပဲပြောရမှာပဲဆရာမြတ်စွာဘုရားလက်ထက်တုန်းကသာချဤတဲ့လူလည်းပြောနိုင်တယ်ဘဟုတုဒ္ဒဣဒတေလို့ပြောနိုင်တယ်။တိတိတကတရာဣဒတေလို့ပြောနိုင်တဲ့အမျိုးသမီးပုဂ္ဂိုလ်ဘယ်လိုများဖြစ်မလဲ။ဆရာကြီးဆရာလေးတွေဖြည့်ကြည့်ပါဦး။ဘယ်လိုလဲလဲ။ဒါလေခုံဆုံးတကခုံဆုံးတကအကြောင်းဆရာကြီးဆရာလေးတွေကပြီးပြီလားထင်တယ်။အဲ့ဒါပြီးပြီလားဆိုတော့ဟောရမှာလို့တော့ဘူး။တကယ်ကြီးကတော့မင်းတို့မသိသိထင်တယ်နော်အဲ့တော့ဒီလိုပုဂ္ဂိုလ်ကြီးလည်းထပ်ပြီးတော့ပြီးအောင်ထပ်ပြီးတော့နှလုံးသွင်းမိတာဖြစ်အောင်ခုခုတရာယေရမိရဲ့အကြောင်းကိုဦးဇင်းတို့အကြမ်းင်းလေးပြောပြပါမယ်သူကငရေကဘာတသိန်းလုံးကဗတိမုဒ္ဒရာမြတ်စွာဘုရားရှင်ရဲ့ထံတော်မှောက်မှာဘဟုတုဒ္ဒအေတတယယေရမိဖြစ်ဖို့စီတောင်းအစာလေးပူပါတယ်ပရိမုဒ္ဒရာမြတ်စွာဘုရားရှင်ကမျိုးသမီးတယောက်ကိုဘဟုတုဒ္ဒကြီးမားတဲ့နေရာမှာအနာဆုံးအမျက်ဆုံးဆိုပြီးတော့ဣဒိတေကိုပြေးလိုက်တာကိုမြင်ရတော့အားကျတဲ့စိတ်တွေပေါ်တယ်။အားကျတဲ့စိတ်တွေပေါ်ပြီးတော့ဘုရားမှုရှိတဲ့တန်ခါတော်တွေကိုအိမ်မှာပြန်ဆိုင်ပြီးတော့ခုနှစ်ရက်ခုနှစ်ရက်အရှင်ကြီးပေးပါတယ်။ခုနှစ်ရက်ခုနှစ်ရက်လူကြီးပေးပြီးတော့နောက်ဆုံးနေ့မှာမြတ်စွာဘုရားရှင်ကိုရှောက်ထားတယ်မြတ်စွာဘုရားခုနှစ်ရက်ခုနှစ်ရက်အရှင်ကြီးပေးပြီးတော့ပြရတဲ့ကုသိုလ်ကောင်းမှုရဲ့အကျိုးဆက်အနေနဲ့အကျိုးတရားအနေနဲ့ဘုရားတပည့်တော်မှာလူကြီးစင်ရဲ့မလို့ဂျမဘုရားညစည်းစင်ရဲ့မလို့ဂျမဘုရားဂျမစည်းစင်ရဲ့မလို့ဂျမဘုရားလောကီအင်္ဂါမှုချမ်းသာတွေဘာမှမလို့ဂျမဘူးဘုရားခုဒီနေ့တုန်းကညစွာဘုရားဣဒိတေကွယ်ပြီးလိုက်တဲ့ဘဟုတုဒ္ဒဉာဏ်မှာဣဒိတေကွယ်ပြီးလိုက်တဲ့မျိုးသမီးလေးလိုပဲဘုရားတပည့်တော်မှာလည်းဤကောင်းမှုတွေကြောင့်ဘဟုတုဒ္ဒပရိယတိဘဟုတုဒ္ဒတရားဓမ္မဘဟုတုဒ္ဒကြီးမားတဲ့အရာမှာအနာဆုံးအမျက်ဆုံးဣရတဲ့ဘွယ်ရပြစီဒီစုတစ်ခုပဲတောင်းပါလေ။ဒါဆိုပြန်ရရင်အနာဂတ်ကိုမျှော်ကြည့်တဲ့အနာဂတ်တိုင်းဉာဏ်နဲ့ကြည့်တဲ့အတွက်ဖြစ်မယ်ဆိုတာပြီးတော့ဒီကမှာဖြစ်လိမ့်မယ်ဆိုပြီးတော့ဗျာဒိတ်ပြေးလိုက်ပါလေ။အဲဒီဘွယ်ကစုပြီးတော့လူဒီနတ်ဒီလူဒီနတ်ဒီအဆုံးဆန်းကျင်လည်ပြီးတော့အပေတို့ကမျှော်ဖဲနေပေါ့လေ။ကောင်းရတဲ့သူတွေဒီပဲကမ္ဘာတသိန်းပလုံးကျင်လည်ခဲ့ရတယ်။ဒီလိုမြတ်စွာဘုရားပြုနေခါကျတော့ဂေါသံဒီမျိုးကဂေါသကတထေးကြီးရဲ့အိမ်မှာအခန်းရစီမျိုးသမီးကြီးရဲ့ဝမ်းမှာဝင်စားလာတယ်။စာတန်းကျုံနဲ့ဆိုင်တော့ရှေးသူငယ်ကျုံနဲ့ဆိုင်တော့ဂေါသကတထေးကြီးရဲ့အိမ်ကဂျုံမရဲ့ဝမ်းမှာဝင်စားလာတယ်။အဲဒီလိုနဲ့ဂေါသကတထေးကြီးရဲ့အိမ်မှာကျွန်မလည်းပြောမှာတော့ဝင်နေပါတယ်နော်အခန်းစီလို့ပဲထားလိုက်ပါတော့အဲ့ဒါဂေါသကတထေးကြီးအင်းကအခန်းစီဓမ္မကြီးကိုဝမ်းမှာဝင်စားပြီးမွေးဖွားလာတော့သူလည်းပဲဂေါသကတထေးကြီးအင်းကအခန်းစီပဲဖြစ်ရတော့တာပေါ့အဲ့ဒီဂေါသကတထေးကြီးမှာလဲသာမဝတိဆိုတဲ့မေသာသမီးတယောက်ရှိတယ်သာမဝတိကိုမေသာပြီးတော့ခုတ်ဆုံးကြတာကလည်းသာမဝတိကိုပဲအမှန်ဝင်ရဲ့ဝိရဝဆရီကိုပဲပြုလုပ်ပေးရတာပေါ့လေခုခုကရဟလို့ခေါ်ရတာကလည်းသူ့ကိုမွေးမွေးခြင်းနဲ့ခန်းလေးကကုန်းနေတယ်အဲ့ဒါကြီးလို့ခါကုန်းကြတာမဟုတ်မွေးရတဲ့ကခါကုန်းနေတာနော်အဲ့တော့ဥဒရာဆိုတာကတော့သူ့ရဲ့မွေးရင်းနာမည်ပဲခါကုန်းနေလို့ခုတ်စားဆိုပြီးတော့ဝိရဒနာလေးပြုလိုက်တယ်ဥဒရာဆိုတာကတော့ဗမာလန်ဆိုရင်မခင်မြတ်ပေါ့ဒီနာမည်ဒီရှိနေခုလို့ပါနော်သူ့ရှင်းတယ်ပြောရတာဥဒရာဆိုတာမခင်မြတ်ခုံသာဆိုတာကခါကုံသူခါကုံမလေးပေါ့အဲ့တော့ယထက်ကခေါ်ကြတာကခါကုံခင်မြတ်ခါကုံခင်မြတ်ဆိုပြီးလို့ခေါ်ကြတာပေါ့နော်အဲ့လိုနေပြီးခုံသုံးတရာဆိုပြီးတော့ဖြစ်သွားတာဗမာလူနာမည်ကသိမကောင်းလို့လည်းပါဠိတယ်မဲ့ခုံသုံးတရာလို့ပဲဆိုကြပါတော့အဲ့တော့ဗမာဝတိတထေသမီးကိုဥဒိနာမင်းကြီးအဲ့ဒီခေါ်တာမင်းကြီးရှင်ဥဒိနာမင်းကြီးကတော်ကောက်လိုက်တဲ့အတွက်ကြောင့်သမဝတိတထေးတမီနဲ့တပည့်ရရင်တော့900လည်းပဲနန်းတော်ပါသွားတယ်ခုံဆုံးတရာလည်းပဲ သံဃာတို့နိဗ္ဗာန်ရဲ့အလွန်ကျွတ်ခြင်းနဲ့နန်းတော်ကိုပါသွားပါလေ။နန်းတော်ရောက်တော့လည်းသံဃာတို့နိဗ္ဗာန်ကြီးရဲ့ဝေယဝဆာတွေကိုလောက်ဆောင်ပေးရတာပါပဲ။အဲဒီဝေယဝဆာနိုင်ငံရေးထဲမှာတစ်ခုကတော့ပန်းဝယ်ပေးရတဲ့တာဝန်။ဥပမနာလို့ခေါ်တဲ့ဥပမနာပေါ့လေ။ဥပမနာလို့ခေါ်တဲ့အမှန်တရားဥစိတ်ကောင်းပေါ့။ဥစရာကကောင်းတော်မနာဆိုတာကစိတ်နော်။အဲဥစိတ်ကောင်းဆိုတဲ့ပဉ္စံပိုင်ရှင်တရားကြီးရဲ့ပဉ္စံနဲ့မှသွားပြီးတော့ခုတ်ခုတ်တရားကနေတိုင်းပန်းသွားဝယ်ရတယ်။ပန်းဝယ်ပြီးတော့သံဃာတို့မိဖုရားကိုဆက်သရပါတယ်။တနည်းတော့ပန်းသွားဝယ်ရင်းနဲ့ပဉ္စံနဲ့ရောက်ရောဥဒုမနာကတမီးဒီနေ့တော့တမီးအတွက်ဥဒုပန်းနဲ့ရောင်းနိုင်တယ်ဘူး။သတိနဲ့ဦးကြီးရေဒီနေ့ဦးကြီးလေးဘယ်ဟန်မှုရှိတဲ့တန်ဃာတော်ကိုအိမ်မှာပြင်ပြီးတော့ဆွမ်းကပ်မယ်။တန်းကြီးကလည်းအကုန်လုံးမခုရသေးဘူး။ခိုးပြီးတာတန်းကြီးကိုလည်းပဲဘယ်ဟန်မှုရှိတဲ့တန်ဃာတော်ကိုပဲဦးဖြားဖြားဦးကြီးပူဇော်မလို့ပါ။ဒီတော့တမီးရေတမီးရေပဲသူတစ်ပါးရဲ့ဝိညာဉ်ဝဆာတွေကိုအောက်ကနောက်ကျလောရတာပြင်းမှန်းလာပါလေ။ဒီတော့ဒီလိုသူတစ်ပါးဝိညာဉ်ဝဆာလောရတဲ့ဘဝမျိုးကလွန်မြောက်အောင်ဖျားရဲ့ဝိညာဉ်ဝဆာတွေဝင်ကူပြီးတော့လှုပ်ပါလားသမီး။ဖခင်ရဲ့ဝိညာဉ်ဝိဆာတွေကိုလှုပ်လို့ရှိရင်သူတစ်ပါးရဲ့ဝိညာဉ်ဝိဆာလှုပ်ရတဲ့ဘဝမျိုးကနေလွတ်မြောက်နိုင်ပါလေ။ဖခင်မျိုးရှိတဲ့သံဃာတော်တွေကိုဆွန့်လို့ကြည့်ကြည့်ပြီးတော့မှပဲတန်းကျင်နေမှကျန်တဲ့မန္တလေးခုပြီးတော့သမီးယူသွားတာပေါ့။အဲဒီမှာဥဒုမနာပြောတဲ့စကားလေးကလည်းမှတ်သားစရာကောင်းတယ်နော်။ဟုတ်ကဲ့ဉာဏ်သုံးပါးရဲ့ဝိညာဉ်ဝိဆာကိုဆိုလိုတာမဟုတ်ဘူး။တခြားသင်္ခါရတော့လူဝိညာဉ်ပုဂ္ဂိုလ်ချင်းချင်းပေါ့လေနော်။ဟိုကုညီတာတွေကျောင်းဒီကုညီတာရှိတဲ့ကုညီတာတွေကိုမဆိုလိုပါဘူးနော်။အခုခုတည်းကဘဝကြည်လင်သိပါပြီ။အဲ့တော့ဒီဘဝရဲ့ဝိညာဉ်ဝဆကိုပြုပြရတဲ့အခိုင်အစင်ဘဝကနေလွတ်မြောက်ခြင်းရင်ဘုရားတရားတန်ခါယေရနာသုံးပါးရဲ့ဝိညာဉ်ဝဆကိုလောရမယ်။ဘုရားဝိဆာဘုရားဝိညာဉ်ဝဆလောရလို့သင်ငယ်လို့မသိနဲ့။ယေဟန်သံဃာတော်ရဲ့ဝိညာဉ်ဝဆတွေလွတ်မြောက်လို့ငါတို့တော့အောက်ကြနောက်ကြနိုင်နေသူလည်းလူပဲကိုယ်လည်းလူပဲကရုံတုံကြီးဘုန်းကြီးဝတ်ထားတာပဲရှိတယ်ကရုံတုံကြီးပြည်လဲရှိဝတ်ထားတာပဲရှိတယ်တို့နဲ့ပါချူလဲဆိုပြီးတော့ဒီလိုမှန်မှန်နိုင်နေသံဃာဝိညာဉ်ဝဆအာသနာဝိညာဉ်ဝဆကိုပြည့်လို့ဖို့ဝင်လေးနေတယ်ဆိုရင်တန်တရားမှာပါဖြစ်နိုင်တယ်သူတော်ဘာဝိညာဉ်ဝဆလိုရတဲ့ဘဝမျိုးဖြစ်နိုင်တယ်ဒါကြောင့်သူတော်ဘာဝိညာဉ်ဝဆလိုရတဲ့ဘဝမျိုးကနေလွတ်မြောက်ခြင်းရင်ဘုရားတရားသံဃာယရဏသုံးပါပြီးတော့မိဘဆရာအတ္တိကဂုံဝကြီးတဲ့ဒီအဆက်ရှိတဲ့လေသာတဲ့လေသာတဲ့ပူတော်တဲ့ပူတော်တဲ့ပုဂ္ဂိုလ်တွေရဲ့ဝိညာဉ်ဝဆတွေကိုပြုလုပ်ပေးရမယ်ဆိုတာလေးလည်းကောက်ချက်ချခဲ့ပါအဲ့ဒါနဲ့ဥရင်းဥစိတ်ကောင်ပြောအပြောကောင်းတာနဲ့ပဲခုတ်ပုတ်တရားကလည်းပဲကောင်းပါပြီဥရင်းရဲ့ကုသိုလ်ကမှသမီးရဲ့ဝိညာဉ်ဝဆပူပါမယ်ဆိုပြီးတော့ဆွမ်းကတဲ့ကိစ္စမှာဝိညာဉ်ဝဆတွေအောက်ခြေသင်္ကန်းစအကုန်လုံးလုပ်ပေးပါတယ်ဆံကပ်ပေါ်ပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားကိုအာယုံစူးစမ်းလိုက်ပြီးတော့နာယူလိုက်တဲ့အခါခုဖို့တရားအမျိုးသမီးလေးသောတာပန်ဖြစ်သွားပါလေ။မိကောင်းဆေကောင်းရဲ့တန်ဖိုးကိုလည်းပဲဒီပြမှာမှတ်သားနေတယ်နော်။အဲ့ဒါခုဖို့တရားကသောတာပန်ဖြစ်ပြီးသွားတော့ဘုရားမရှိတဲ့တန်ခတော်ကြီးကိုကျောင်းကိုကျောင်းနဲ့ပြန်ကြွပြန်ကြွပြီးမှမင်းရဲ့နေမှာကျန်တဲ့ပန်းလေးကြီးလိုက်ခုခုပြောမှာဒီပန်းဝယ်ပါလေပန်းဝယ်တဲ့နေရာမှာသူကြက်ကြက်ကခါတိုင်းဆိုလို့ရှိရင်ခုတုတရာကပန်းလေးချက်ဖုံးပဲဝယ်တယ်ဒီနေ့တော့ဆရာလေးတွေသိပြီတော့ဆရာပန်းချက်ဖုံးဝယ်တယ်ဆီချက်ဖုံးဝယ်ပါတယ်ခုတော့ငါလေးချက်ဖုံးဝယ်ပြီးတော့ခုကတည်းကဘာလို့ဆီချက်ဖုံးဝယ်ရတယ်လဲဆိုရင်သူတင်ကမင်းကြီးကသံဃာတို့မိခင်အတွက်ခွဲတန်းချပေးလိုက်တာကတော့ပန်းစနစ်ရှစ်ချက်ဖုံးဝယ်ဖို့ခွဲတန်းချပေးလိုက်တာ။တကယ်တည်းဒီဝေကံတဲ့ပုဂ္ဂိုလ်စီမှာရှစ်ချက်ရှစ်ချက်သွားထုတ်တာခေါင်းထုတ်တာကရှစ်ချက်ထုတ်ပြီးတော့ဝယ်တော့ဘယ်လောက်ဖုံးမယ်ပဲလို့အဲ့တော့ဝင်လိုက်တယ်လို့ခေါ်မှာပေါ့လေနော်။အဲ့တော့ခေါင်းထုတ်တာကလည်းဝင်လိုက်ဝင်လိုက်တတ်တယ်။အဲ့ခါလေးကရှစ်ချက်ဖုံးဝယ်တယ်ဒီနေ့တော့ရှစ်ချက်ဖုံးဝယ်တယ်ဘာလို့လဲဆိုတော့သူကသောတာပန်ဖြစ်သွားလို့သောတာပန်ဖြစ်သွားပြီဆိုရင်ငါးပါးသီလအကျဉ်းမဲ့လုံခြုံသွားပါပြီ။ဥဒ္ဓေသင်ပုဂ္ဂိုလ်ကငါးပါးသီလလုံနေဆိုတာကဒါမလုပ်သင့်ပါဘူးလေ။ဒါလုံးလုံးမတော်ပါဘူးလေ။က ကိုယ်ကိုယ်သတိပေးဆင်းရင်းပြီးတော့မှရှောင်ကြဉ်ရတယ်။နော်။လွန်ကျူးကြရတဲ့လွန်ကျူးကမတင့်တော်ပါဘူးလို့နှလုံးသားဆင်းရင်းပြီးတော့မှမလွန်ကျူးပဲရှောင်တာကပုထုဇဉ်ကြီးရဲ့၅ပါးတီလား။သောတာပန်ပုဂ္ဂိုလ်ကြတော့မတော်ပါဘူးလေ။မတင့်ပါဘူးလေလို့အထူးသဖြင့်ဆင်းရင်းမနေရဘူး။အဲဒီ၅ပါးတီလားတိခါဘုံ၅ခုကိုဖောက်ဖြစ်ခြင်းနဲ့စိတ်ဆန္ဒကိုမရှိတော့ဘူး။နာမတိကလွန်ကျူးကြောင်းကိစ္စတာတွေကိုအကျုံးနဲ့ပယ်တတ်လိုက်ပြီးတာဖြစ်သွားပြီ။ဒီလိုပါတဲ့တက်ခြင်းနဲ့ဒီလေးသာလုံးဝမရှိတော့ဘူး။ဒီလိုပါပြည်စည်းဥစားကိုမတရားခိုးယူခြင်းနဲ့ဒီလေးသာလည်းမရှိတော့ဘူး။ဘယ်လိုမှမနိုင်တော့ဘူး။ဒါကတော့ဘယ်လိုလုပ်ဖို့လဲ။နော်။ဘယ်လိုဥပဒေကပြည်ပမှာခရိုင်းတဲ့ကိုယ်ကလည်းမဆိုင်လို့ခရိုင်းကပုံလို့မစတဲ့ဘူး။ဒီလိုပဲပြောလို့ရတာကျုပ်တို့တရားရဲ့။အင်းဒီကောခပ်ပြီးတော့မလုပ်ပါဘူးမတရားဆရာကြီးကဥဒိနေမူကြီးကကျမကိုအင်းရှိချက်ပေးရဖို့ငရံပေးပါတယ်ဘာဘာမရှိချက်ငရံပေးပါတယ်ဒါပေမဲ့ကျမခါတိုင်းနဲ့လေးချက်ကိုဖန်ပြီးထားမိပါတယ်ဒီလိုတော့ဖန်မထားတော့ဘူးရှိချက်ကိုအပြည့်ဝဲလာလို့ပန်းကိုခါတိုင်းကလက်စားလိုက်ရနေတာပါဆက်ခါတိုင်းဆောင်ပြီးတော့ခုဘာလို့မဆောင်နေတာလဲသရဉ္ဇဉ်ရဲ့ဒီကုသလုပ်ကိုမလိုက်တော့တာလေတမောဒီကြီးရဲ့မျိုးဒါတော့သုဒ္ဓရကအကြောင်းကိုပြန်ကြပြရတယ်မြတ်စွာဘုရားဒီလိုတဲ့တန်ခါးတွေကိုဆုံးလို့ကြည့်ကြည့်တဲ့အားဖြင့်မြတ်စွာဘုရားတရားကိုနားရလို့နိဗ္ဗာန်ကိုပထမဆုံးမြင်နိုင်တဲ့သောတာပတိလက်ကိုဆက်ရောက်သွားတာဒီသောတာပန်ဖြစ်သွားတဲ့အတွက်ကြောင့်ငါးပါးဒီလက်ဒေသဘုကိုလူကြီးတွေကလုံးဝမရှိရတဲ့အတွက်ကြောင့်ခုလိုပန်းလို့ပြောတာအတုံးချရတယ်ဆိုတာဒီကိုပြန်ပြောပြရတယ်သမဝတိမူခရာကြီးကလည်းပါရမီပို့ရှိတဲ့ပုဂ္ဂိုလ်၊လောကီဥတည်ပြီးတော့ပြည့်တဲ့ကုသိုလ်ကောင်းမှုတွေရှိတဲ့ပုဂ္ဂိုလ်၊ပါရမီရည်ပွယ်နေတဲ့ပုဂ္ဂိုလ်ဆိုတော့သမဏလူတွေလို့စိတ်ထုတ်ရှင်မင်းမရှိဘူး။သမဏလူအစဲမကလို့ပြောမလဲ။စေတမ။ဒီငါးစီရည်ဒီနေ့ပြည့်လို့ပြည့်ပင်းရတာကြောင့်တို့လူတက်ဖို့လူတက်ဖို့နဲ့ဆံလာတာကျွန်တော်တို့တော့များအဲ့ဒါတွေကလည်းပြင်ရပြီးပြီ။ဒါကြောင့်ဒီဆက်ပန်းရပြီးတော့အကျိုးပြန်တောင်းမှာလို့တပ်ပေါင်းတမ်းလို့ပြောလို့ကျန်တော့မှာဆရာမဘာရင်းကတော့ပြောရကျန်ဆံကြရမှာဟုတ်ပြီဟုတ်ကဲ့မှငါစီတဲ့ယူတဲ့ပုံစံနဲ့အကုန်ပြန်သေးလို့အဲဒီလိုတာမဝရီမိသားကြီးကမပြောသေးလို့တော့ပုဂ္ဂိုလ်ဟေတုနာစောပြီးကမာနာပုဂ္ဂိုလ်ဟေတုလို့ဆိုတဲ့ရှင်းအကြောင်းသူတို့ကောင်းမှုကသူ့ဟောတိုက်တန်းလာတဲ့အတွက်ကြောင့်သူတို့တဲ့ရဲ့ဝိခန်စကားကိုကြားရတဲ့စိတ်နှလုံးညံ့ပြောပြောဆင်းရဲမှုတွေရှိပြီးတဲ့ဟေအဲ့တော့ဘယ်လိုကြိုးတရားလည်းမဆုံးနိုင်ဘူးလားဘယ်တော့တည်းရတဲ့အမှုယူသူငါ့ကိုမတိုက်ပြနိုင်ဘူးလားမဆုံးနိုင်ရယ်ဆက်ဖို့ခင်ဗျာဆက်စကားမတော်နိုင်မထုံရပေါ့နော်ဒါကဗမာလူစုံဒီလိုပဲဆိုလားအဲ့ဒါဆုံးကကိုစိတ်တော်တဲ့ခါကျတော့မကောင်းတဲ့ငယ်ချင်းတွေနဲ့တွေ့ကြည့်တော့ပြောကြတယ်လို့လည်းခါကျတော့ဆက်လက်ထိုင်မထုံရတော့ထားလို့မလို့ဥပဒေနဲ့ဟောခါဘုံမှချင်းချင်းခါဘုံချင်းချင်းငါးကောင်းလို့ပြောမှာလို့ဒီတော့ဆက်မထုံရဘူးဒီလိုပြောရတာကနော်ဒါချက်ထင်ပြီးတော့ပြောကြပြီလားအဲ့ဒါဗမာလူရှိရင်ကြားကြဆိုတော့တကယ်ပြောရတာကဟိုမှာတော့အမှုလို့ပြောတာပါအဲ့တော့မြင့်နေမြင့်နေတော့တောင်းရတဲ့အလုပ်ကိုကျွန်တော်လည်းတိုက်ကြည့်ကြမှာပဲတောင်းပါပြီတိုက်ကြည့်ကြမယ်ဆိုပြီးတော့ဒါကနေကျွန်တော်ကိုသိပေးတာဦးဆရာအဲ့ဒီမှာနန္ဒာကြီးကိုဆက်ဆောက်လုံးနဲ့အင်္ဂဏအင်းနဲ့ရှင်နေတဲ့နန္ဒာကြီးကိုဆက်ဆောက်ရင်းနဲ့သူ့ကိုယူသိပေးလိုက်တယ်ဒီကိစ္စမှာလည်းနည်းနည်းဒီရုပ်ပြအဝတ်နဲ့ဆုံးပြလိုက်တယ်တကယ်ကိုရဲ့တကယ်ကိုရောရတောင်ကန်ပြီးတော့သူကသုဒ္ဓတရာကလောကဘောရတော့ကျွန်မဖြစ်ပြီလေလို့သူကအရင်မှဆိုင်သာမဝတိကြီးဆိုင်တဲ့ကရန်ကြီးတော်ငါရကအနေမှဆိုင်ပြီးတော့တရားနာယူကြပါတယ်တရားဟောတရားနာကြတာအဲ့ဒီတိုင်းပါပဲတရားဟောနေတဲ့ပုဂ္ဂိုလ်ကတရားနာတဲ့ပုဂ္ဂိုလ်ထက်ကတော့ပဲယုံဉာဏ်ရှိသူလောကဘောရကတော့လည်းနေကြပြီးဖြစ်သူယဟန်ဆိုင်လည်းပဲကောင်းငယ်ဒီငယ်ဒီဖြစ်စေကောင်းငယ်ဒီဖြစ်စေအတတ်ငယ်ဒီဖြစ်စေတရားဟောတဲ့ပုဂ္ဂိုလ်ကအမြင့်လာနေတဲ့ဟောရတယ်တရားနာတဲ့ပုဂ္ဂိုလ်ကအမြင့်လာနေပြီးတော့ပဲနာရတယ်ဒါကြောင့်လဲဆိုတရားကိုလေးစားတဲ့အမြင်နဲ့နော်အဲ့ဒါနဲ့ခေကုတ္တရာကမထင်တတ်တာအမြင့်လာနေဆိုင်ပြီးတော့သမာဝတိမှုရှိတဲ့ဉာဏ်ရော900ကတရားနာကြည့်ကြပါတယ်ခေကုတ္တရာဟောတဲ့တရားကိုအယုံစူးစားပြီးတော့နာယူနိုင်ငံရဲ့တရားထဲမှာပါတဲ့တတိထံဝိပဒနာတရားကြီးကိုရှင်းမပွားများလိုက်တဲ့အတွက်ကြောင့်သုံးသက်တာခေါ်တဲ့တရားကိုနိုင်ငံနဲ့ပဲတရားလဲဆုံးရောသာမဝတိအမှုရှိတဲ့ဉာဏ်ကြီးတော်900လဲပဲသောတာပန်ကိုဖြစ်သွားကြပါတယ်။ဒ ဘယ်လောက်များအကျိုးများလိုက်တယ်ဓမ္မဒါနဆိုတာနော်ဘုရားကိုယ်တိုင်ဟောတဲ့တရားကိုနားရတာမဟုတ်ဘူးနောက်ဘုရားကတို့လုံးနှိမ့်ချပြီးတော့ဆက်ဆံကြရတဲ့ကျွန်မအတိုင်းစီကဟောတဲ့တရားကိုဘုရားဟောတဲ့ဤတိုင်းပြန်ဟောတာနားယူလိုက်ရလို့တို့တို့သောတာပန်ဖြစ်သွားကြတယ်ဒီလိုပုဂ္ဂိုလ်မျိုးကမှအလင်းစိတ်တမန်တို့မခေါ်ရင်ဘုသူ့သွားခေါ်အောင်မလဲဒါဘယ်သူမှမခေါ်နဲ့တော့ပေါ့နော်အဲ့တော့ဝိပဿနာကြီးဒီသောတပတိမဉ္ဇဉ်ပုံဉ္ဇဉ်အလင်းနဲ့ထင်ကြသွားကြတယ်နာမဝတိမူရှိတဲ့ဒီပြား900ဟာဒီပြားတော့မဟုတ်ဘူးပေါ့လေနာမဝတိမူဆိုင်တဲ့ကရန်ကြီးတော့900ဟာသောတပဒီကမ္မတက္ကတာဉ္ဇဉ်အလင်းနဲ့မကဝိပဿနာဉ္ဇဉ်အလင်းနဲ့မကမဲ့ပုံဉ္ဇဉ်အလင်းရှိအောင်ဆက်ရောက်သွားကြတယ်ဒါကြောင့်ခုသုတ္တရာကိုအလင်းစေတမလို့ခေါ်ဆိုထားကြတယ်အဲ့ဒါနဲ့တို့တွေအာလုံးသောတပန်ဖြစ်သွားပြီဆိုတော့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်ပြုသွားရပြီလေဒီလိုရသည်ဆိုတော့ကျန်တဲ့နေကြည့်တာဒီဆိုတာဘာမှမရှိတော့ငါတို့ကလေးဒုက္ခပါရမီကောင်းမှုရှိတဲ့ပုဂ္ဂိုလ်ဆိုတော့စိတ်နှလုံးနင်းညံ့ပြီးသားအဲ့ဒါသောတာပန်နဲ့ဖြစ်ပြီးတော့ရေယူတူတူနဲ့ဆုံးဆုံးကြတာကိုတောင်းပါနဲ့အမတော့ဒီနေ့ကစပြီးတော့ညဉ့်ညနေလှုပ်ကြည့်သမားတို့ရဲ့ဝိညာဉ်ဝိသတွေဘာမှမလုပ်ပါနဲ့တော့နေ့စဉ်နေ့တိုင်းမြတ်စွာဘုရားဒီတရားသမားတို့ကသွားပြီးတော့နာယူပါမြတ်စွာဘုရားစီကနာခဲ့တဲ့တရားတွေကိုသမားတို့ကိုသင်ပြန်လာပြီးတော့ဟောပြောပူဇော်ပေးပါအမရတို့ကျမတို့ကအမိယာမလည်းထားပါလေဆရာအရာမလည်းထားပါလေဆိုပြီးတော့ခေါင်းကိုယ်တရာကိုအမိယာဆရာအရာလေးနဲ့ပြည့်ထက်တဲ့ပုဂ္ဂိုလ်အရာမထားပြီးတော့သာမဝတိမူရှိတဲ့ရန်ကြီးတော်900နေ့စဉ်ခေါင်းကိုယ်တရာကတစ်ဆင့်မြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုနာယူရပါလေအကြောင်းမငြင်းတဲ့တဲ့ဘုရားကိုကိုယ်တိုင်တော့သွားပြီးတော့မဖူးနိုင်ပါဘူးအဲ့တော့မတူတဲ့လူကတော့ထင်အောင်ပဲသောတာပန်ဖြစ်ပြီးတဲ့ကခုသုတ္တရာကိုခိုင်းလုံးမဲ့ဖြစ်မှာမဟုတ်ဘူးတော့သူတို့ရဲ့သတ္တမဝတိဝိသုဆိုတာကဓမ္မဝရမှာသံမေနာများစွာနဲ့လာပါတယ်အကြောင်းမငြင်းတဲ့အတွက်ကြောင့်ဓမ္မဝတိကြီးကြီးရတဲ့ဘုရားစီသွားခွင့်မရပါဘူးယန္တိတော်လည်းသွားခွင့်မရပါဘူးဒါတည်းမှဖွင့်ပြီးတော့ဖူးခွင့်မရဘူးဘုရားဖူးရတာပေါက်ပေါက်ပြီးတော့ချောင်းဖူးရတာနော်အဲ့ဒါအကြောင်းမငြင်းလို့ပဲမှတ်ထားလိုက်ပါဒါကြောင့်ခုသုတ္တရာကပန်းသွားဝင်နေတဲ့ပေါ့လေဒါပန်းဝရကတော့ဟန်ကြတာပေါ့အဓိကကတော့ဘုရားကြီးတို့တရားနာကျန်လာတာမဝတိမီပြန်တဲ့ရန်ကြီးတော်ကရဟန်းကိုတရားပြန်ဟောပြအဲတနည်းပြတော့ဒါဆရာကြီးတော်ကုန်းလတ်သေးပြီးတော့ဒီလိုတို့ပဲစာချပေးနေတာပါပဲနော်ဆရာနဲ့တက်ကတော့စာမရှိလို့လားစာချတယ်လို့မဆိုနိုင်တာတစ်ဆင့်ပြန်လဲဟောပြောပြတာပြီးပြီလားအမင်းစိတ်တမန်လို့ဆိုလုပ်နေတာပါဒါကြောင့်အမတန်မုံမြတ်တဲ့အမတန်ကြီးစည်တဲ့ဆရာတောင်းလာတဲ့ဒီ900အမျိုးသမီး900ကိုတရားတော်မူခင်းတဲ့သောတာပန်ဖြစ်အောင်ပြုလုပ်ပေးနိုင်တဲ့အလင်းစေတမန်ခုသုတ္တရာကိုဂုဏ်ပြုတဲ့အနေနဲ့လည်းဆွေးနွေးကြပါဦး။ခုနဆောင်ဘုရားကလည်းစကြတယ်။တရားပေးပြီးပါစကြတယ်။ဆရာကြီးကဂုဏ်ပြုတဲ့အနေနဲ့တော့ပို့ချသူဆိုတက်ခဲ့တယ်။အခုကတော့ပို့ချတာမဟုတ်ဟောပြောတာဆိုတော့လို့ပြင်လိုက်မယ်။ဆွေးလိုက်တရားပေးသူဟောပြောသူမယူအလင်းစေတမန်ကောင်းသလိုက်အဲ့ခေါင်းထုတ်တာဟာတရားဟောပြောတဲ့အလင်းစီတမန်ဖြစ်ပါတယ်ဟုတ်ပြောမှုတစ်ခုကိုပြောလိုက်လို့ရှိရင်သာမီပူဇော်ပြီးတာ ड़ी တရားကမ္မထံတရားပြန်သပြီးတာ ड़ी စာရေးတာ ड़ी ဒီချင်းချင်းကျက်စိတ်ကိုတူတာ ड़ी တရားစာကိုတူတာ ड़ी ဉာဏ်ဉာဏ်လာတဲ့ခါမှာတဏှာ ड़ी ကိုသိရှင်းပေးတာ ड़ी ဒါ ड़ी အလုံးပါဝင်ပါတယ်အဲ့တော့ခုံးခုံးကြတာမြတ်စွာဘုရားရှင်ကနေတစ်ဆင့်လာယူပြီးတော့ဟောပြောပူဇော်ခဲ့တဲ့တရားတော်တွေကိုသံဃာယနာတင်မထင်ကြတာကျမ်းတစ်စောင်တစ်ဖွဲ့ဖြစ်နေတယ်မှတ်တမ်းတင်ထားပါတယ်ခုံးခုတ်ကရာမြို့သူတွေဘလောက်များဂုံကြီးထိုက်တယ်လဲဆိုတာဂုံကြီးထိုက်တဲ့အကြောင်းလုံးလို့ကိုသံဃာယနာတင်မထင်ကြတာခုံးခုတ်ကရာတစ်ဆင့်ပြန်ဟောတဲ့တရားတွေကိုဣတိဘုတ်ပါဠိတော်ဆိုပြီးတော့ပါဠိတော်တစ်ခုကျမ်းတစ်ခုဖြစ်နေသံဃာယနာတင်ခဲ့ပါတယ်ဒါပါဠိတော်တဲ့လို့ဣတိဘုတ်ဣတိဘုဒ္ဓကပေါ့သာမီမူရင်ကတော့ဗမာရဇနဣတိဘုဖြစ်ဣတိဒရာဤကဲ့သို့ဘုဒ္ဓံဆိုတာကြားနာကြရပါလိမ့်သာမဝတိမိဇာကြီးနဲ့တကွာဆရာနာပိတာ900နဲ့တိုက်ကြမှာကမှာပါလိမ့်ကျန်တဲ့ဒီခေါ်ရင်းနဲ့ပါမှာပါပဲ အဲ့တော့တာမဝရီမူရှိတဲ့ပိဋကကိုခုသုတ္တရကပြန်ဟောတာဖရာဒီလိုဟောလိုက်ပါလေအဲ့ဒီဒီလိုဟောလိုက်ဆိုတာဒီလိုဆိုတာကဣတိဟောလိုက်ဆိုတာကဗုဒ္ဓနောက်ခုပေါ်လိုက်တော့ဣတိဗုဒ္ဓဣတိဗုဒ္ဓကအဲ့ဒါကိုပဲဣတိဝံအဲ့ဒါကျန်းတဲ့ဆောင်တစ်ဖွဲ့အနည်းနဲ့ကိုသံဃာနာမှာမှတ်တမ်းတင်ထားတာဘယ်လောက်ဒီကြီးပါတယ်လဲဆိုတာသံဃာနာဒီဣတိဥပါဠိတော်မှာသုတ်တံပေါင်း132ခုရှိပါတယ်အဲ့ဒီတုံ့ပြန်မှောင်132ခုလုံးကိုနမူနာအညီနဲ့ပြရမယ်ဆိုတော့ဒီညလုံးပေါ့တရားပဲပြီးမှာမဟုတ်တော့ဘူးနော်။ဒါပေမဲ့ဒီ100ပြန်ဟောတဲ့တရားတွေဟာဘလောက်တောင်အလင်းကျသေးတယ်လဲဆိုတာသိဖို့အတွက်သုတ္တန်လေး56ခုလောက်တော့နမူနာတော့ပြောမှဖြစ်မယ်။56ခုဆိုတော့လည်းအသေးစိတ်ပြောမှမဟုတ်ပါဘူး။အညီတွေပါပဲနော်။အဲ့ဒါပထမဆုံးကောင်းလို့ပြီးတော့ပြောချင်တာကတော့မေတ္တာတုတ်တဲ့မေတ္တာတုတ်ဆိုတော့တရားနာပိဒနာပြီးတဲ့မေတ္တာတုတ်ကိုပြောတာမဟုတ်ဘူး။ဒါနဲ့ကမထကုသရိနာဆိုတဲ့သုတ်တန်ပြောတာမဟုတ်ဘူး။ဒီတစ်ခါတော့မှမေတ္တာတုတ်လို့နာမည်တူတဲ့သုတ်တန်တွေအများကြီးရှိတာ။အဲဒီမှာခုသုတ်တရာပြန်ဟောတဲ့မေတ္တာတုတ်မှာသာသာစကြောင်းလေးစပိုက်လေးတစ်ပိုက်ကိုဦးဇင်းတို့ကကောင်းလှုပ်ပြီးပြောကြတယ်။မာဝိကဝေပုံညာဏံဘာယိခဒုက္ခဒေတံအဓိဝဆနာအိဋ္ဌတကံတတပိယတမနာပတယတိတံပုညာနိပါဠိဒိဗေနားလေတဲ့ပုဂ္ဂိုလ်ဆိုတော့ဒီပါဠိလေးပြောရတာလဲအမတန်အရာသာရှိတယ်ဓာတ်ထောင်ရတာလည်းအမတန်အရာသာရှိတယ်ဒေဂဝေတိတံဒီပါခြေသားခြေသမီးတို့ပုညာနာကုသိုလ်ကောင်းမှုတို့ကိုမာပါဠိထမကြောက်ကြဆုံးလဲယတိတံပုညာနိအရှင်ကုသိုလ်ကောင်းမှုတို့သည်အဋ္ဌိတန်ဤရှိကြနေဆုံး၏ဧတံဤကုသိုလ်ကောင်းမှုဆိုတဲ့နာမည်သည်အိဋ္ဌတအလိုရှိအပ်သောကံတ္တနှစ်သက်အပ်သောသိယတဖြစ်အပ်သောမနာပတဉာဏ်လိုအပ်သောဒုက္ခတချမ်းသာဒုက္ခဤအဓိဝဆနာအညီစင်စစ်ဤကံမင်းဖြစ်ပါပြီတော့တည်းသေတာချက်တည်းတို့ကုသိုလ်ကောင်းမှုဆိုတဲ့ကုသိုလ်ကောင်းမှုဆိုတာကိုမချောက်ကြပါနဲ့။ဘာလို့လဲဆိုတော့ကုသိုလ်ကောင်းမှုဆိုတဲ့နာမည်ဟာအလိုရှိအပ်၊နှစ်သက်အပ်၊ချစ်ခင်အပ်၊နန်းလို့အပ်တဲ့သံသာသူခရဲ့နာမည်ဖြစ်ပါလေ။အထိပ္ပာယ်ရှင်းပါတယ်နော်။ကုသိုလ်ကောင်းမှုကိုမချောက်ကြပါနဲ့တဲ့။ကုသိုလ်ကောင်းမှုဆိုတာသံသာသူခရဲ့နာမည်ပါပဲ။ဆိုလိုတာကတော့ကုသိုလ်ကောင်းမှုရှိမှသံသာသူခရှိမယ်။ကုသိုလ်ကောင်းမှုမရှိရင်သနာဒုက္ခမရှိဘူးလို့ဆိုလိုပါတယ်။ကုသကောင်မှုနည်းနည်းရှိရင်သနာဒုက္ခနည်းနည်းပဲရှိမယ်။ကုသကောင်မှုအလေလက်လောက်ပဲရှိရင်သနာဒုက္ခအလေလက်လောက်ပဲရှိမယ်။ကုသကောင်မှုများများရှိရင်တော့သနာဒုက္ခလည်းများများရှိမယ်။သနာဒုက္ခနည်းနည်းလို့ခြင်းရင်ကုသကောင်မှုနည်းနည်းလို့သနာဒုက္ခအလေလက်လောက်ပဲလို့ခြင်းရင်ကုသကောင်မှုလည်းအလေလက်လောက်ပဲလို့သနာဒုက္ခအကြီးအကျယ်လို့ခြင်းလို့ရှိရင်ကုသကောင်မှုတွေကိုလည်းအကြီးအကျယ်လို့ပါလို့သိကြရပါတယ်ဘလောက်ကောင်းတဲ့အဆုံးပါလေနော်အဲ့ဒီခုသုတ္တရာပြန်ဟောတဲ့ဘုရားတရားတော်တွေဟာယူးယူးလေးနဲ့ဆမ်းပါတယ်ဆမ်းဆမ်းလေးနဲ့လည်းယူပါတယ်မယူးဆမ်းတရားလို့လည်းဆိုနိုင်တယ်လို့မဆမ်းယူးတရားလို့လည်းဆိုနိုင်ပါတယ်အဓိပ္ပာယ်လေးတွေကပုံမှန်မဟုတ်တဲ့ဒီပုံမှန်ကြားနေတဲ့တရားတွေနဲ့မတူတဲ့အဓိပ္ပာယ်လေးတွေပါမှတ်သားရလဲလွယ်ကူပါတယ်ဒီဆုံးမလေးဆိုဘလောက်ကောင်းတာလဲကုသိုလ်ကောင်းမှုကိုမကြောက်ကြစမ်းပါနဲ့တချို့ကကုသိုလ်ကောင်းမှုပြီးအောင်မှကြောက်ကြတာဘူးနော်မကြည့်ကြတာကိုပဲကြောက်တယ်လို့ဆိုလိုတာပါပဲအဲ့ဒါကုသိုလ်ကောင်းမှုကိုကြောက်တဲ့သူကဘာကိုကြောက်တာနဲ့တူလဲချမ်းသာဒုက္ခကိုကြောက်တာနဲ့တူတယ်လောကမှာချမ်းသာဒုက္ခမလိုချင်တဲ့လူရှိလားကုသိုလ်ကောင်းမှုမကြည့်ချင်တဲ့လူကမရှိဘူးလားဒါဖြင့်လိုချင်တာနဲ့လုပ်နေတာနဲ့တခြားစီဖြစ်နေတယ်ချမ်းသာဒုက္ခလူခြင်းနဲ့ဆင်းကုသိုလ်ကောင်းမှုလုပ်ကိုလုပ်ရမယ်။ဒါလည်းလက်ဆိုတော့ချမ်းသာဆိုတဲ့နာမည်ကကုသိုလ်ရဲ့နာမည်ဖြစ်နေလို့ပဲ။နာမည်သကလုံးလေးသာ꽈နေတာတဘောကတော့အတူတူပဲ။ချမ်းသာတွေကလည်းအမျိုးမျိုးတော့ရှိတာပေါ့လေ။ဒါနကြောင့်ရမယ်ချမ်းသာ၊ပိဋကကြောင့်ရမယ်ချမ်းသာ၊သမထကြောင့်ရမယ်ချမ်းသာ၊ဝိပဿနာကြောင့်ရမယ်ချမ်းသာ၊ဒါနမှလည်းပဲကုဒါနကြောင့်ရမယ်ချမ်းသာ၊ဒီဒါနကြောင့်ရမယ်ချမ်းသာ၊သတ္တရချင်းချမ်းသာတွေကလည်းအမျိုးစုံရှိတယ်။ဒါကြောင့်ချမ်းသာရည်ဆုံးငါးစိတ်ပြီးတော့အကွက်စီစီကျိုးပေးခြင်းနဲ့ကုသိုလ်ကောင်းမှုကိုလည်းဆုံးငါးစိတ်ပြီးတော့အကွက်စီအောင်ဒီလိုအားထုတ်ရမယ်။ဟောကုသိုလ်တော့မလို့ချင်မှဥတော်ပါပြီ။ဒီလိုကုသိုလ်တော့သုံးမယ်ဟောကုသိုလ်ပဲလုပ်မယ်။ဟောကုသိုလ်တော့မလို့ချင်မှဒီကုသိုလ်ပဲလုပ်မယ်။ဒီကုသိုလ်တော့မလို့ချင်မှဟောကုသိုလ်ပဲလုပ်မယ်လို့ရွေးချယ်နေရမှာလား။ အဲ့လိုရွေးချယ်နေလို့ဆိုရင်တော့ဟိုချမ်းသာတာယူပြီးဒီချမ်းသာတာယူမပေးတာဖြစ်နိုင်တယ်။ဒီချမ်းသာတာယူပြီးတော့ဟိုချမ်းသာကယူမပေးတာလည်းဖြစ်နိုင်တယ်။ချမ်းသာတွေတုံတုံလင်းလင်းဝေဝေဆာဆာစီစီကားကားလေးနဲ့ယူပေးခြင်းနဲ့ဆိုရင်ကုသိုလ်ကောင်းမှုတွေကိုလည်းဘယ်လိုလုပ်ရမလဲ။တုံတုံလင်းလင်းဝေဝေဆာဆာစီစီကားကားလုပ်ရမယ်။ဒီကုသိုလ်ပြုဖို့အခွင့်အလမ်းလေးပြုလာပြီဆိုရင်ဒီကုသိုလ်ကိုရအောင်ယူထားလိုက်။ချိန်ဆမထားနဲ့တော့ဟိုကုသိုလ်ကိုမသေးကြသေးတဲ့ဟိုကုသိုလ်ကိုဆန်းပြီးတော့မနေနဲ့တော့တော်တော်လေးကုသိုလ်တွေတစ်ခုနှစ်ခုအားကြံလာလို့ရှိရင်တော့လည်းတစ်ခုခုကိုပဲယူရမယ်အနေထားမျိုးရောက်နေတော့လေဒါပို့ပြီးတော့တပ်ပါရဖြစ်တယ်ပို့ပြီးတော့လောလောဆယ်မှာလောလောဆယ်အချိန်လေးကပို့ပြီးတော့လိုအပ်တဲ့ကုသိုလ်ကောင်းမှုကိုတော့ပြုရမှာပေါ့နော်ဒေါ်ရဲ့စိတ်ချုပ်ကတော့ဒီနက်ခါကြရဲ့အဆုံးအမလေးကိုလုံရင်းမှတ်ထားပါကုသိုလ်ကောင်းမှုကိုမကြောက်ပါနဲ့ကုသိုလ်ကောင်းမှုဆိုတဲ့နာမည်ဟာလူချင်းစရာကောင်းတဲ့နှစ်သက်စရာကောင်းတဲ့ချစ်စရာကောင်းတဲ့မျက်လို့စရာကောင်းတဲ့သမာဓိခရဲ့နာမည်ဖြစ်တယ်။ဒီသုံးပါးလေးကိုဆွေးနွေးရအောင်မှတ်ထားရမယ်။အရတိပြကောင်းမှုတွေကလည်းဒါနသီလဘာဝနာဆုံးပြီးတော့နည်းနည်းရှိတော့ဒါနနဲ့ပတ်သက်တဲ့သုတ်တန်လေးတစ်ခုလည်းဆုပ်ပြောအောင်မယ်။သုတ်တန်နာမည်ကလည်းဒါနသုတ်တန်ပါပဲ။ဒါပေမဲ့တခြားသုတ်တန်တွေနဲ့မတူဘူးပြောထားပုံလေးက။စစ်သားတို့တဲ့ဒါနရဲ့အကျိုးကိုငါဖျားသိတယ်လို့လားငါဖျားသိတယ်လို့သာသိကြမယ်ဆိုရင်တတ္တဝါတွေဟာမပေးမလှူပဲနဲ့စားကြမှာမဟုတ်ပါဘူး။သူတို့ရဲ့စိတ်အစဉ်မှာဝန်ကြုံမှုမေတ္တရအညီအကျိုးကိုလည်းလက်ခံစားကြမှာမဟုတ်ပါဘူး။ငါဖျားသိတယ်လို့သာဒါနရဲ့အကျိုးကိုတတ္တဝါတွေသိကြမယ်ဆိုရင်လေ။အလူကံပုဂ္ဂိုလ်ကလည်းကိုထမင်းစားနေတော့အလူကံပုဂ္ဂိုလ်ကရောက်လာတယ်ဆိုရင်အလူကံပုဂ္ဂိုလ်ကလည်းရှိနေတယ်ဆိုရင်နောက်ဆုံးထမင်းလုပ်ကလေးကိုတောင်မှမစားဘဲနဲ့ရှိကျင်မှာပါ။နောက်ဆုံးထမင်းလုပ်ကလေးကိုတောင်မလှူဘဲနဲ့စားမှာမဟုတ်ပါဘူးဒီဆုံးမကြီးလည်းတရားလှထားတယ်နော်ဒါနလုပ်ရင်ဗာရတယ်ညာရတယ်ဘာမှမပြောဘူးနော်ဒါနရဲ့အကျိုးကိုငါဖျားသိတယ်လို့သာသိကြမယ်ဆိုရင်ဒီလိုဆိုလိုက်တော့ကောင်းမှုတွေထဲမှာဒါနကောင်းမှုဆိုတာအချိန်ကြာအောင်အနည်းဆုံးကုသိုလ်ကောင်းမှုပဲဒီအနည်းဆုံးဖြစ်တဲ့ဒါနကုသိုလ်လေးရဲ့အကျိုးကိုတောင်မှပြည့်ပြည့်စုံစုံသိနိုင်ကြလားမသိနိုင်ဘူးဖျားလောက်ဘူးမှမသိဉာဏ်ပညာကြီးလာပါလေဆိုတဲ့ရှင်သာရိပုတ္တရာတောင်မှဒါနရဲ့အကျိုးကိုဖျားလို့မသိပါဘူး။အကြံပြီးတဲ့ကတော်တဏှာမှာပြထားတဲ့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုသင်္ကန်းတစုံလှူတယ်။ရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားကိုသင်္ကန်းတစုံလှူတယ်။ရှင်သာရိပုတ္တရာလှူတဲ့လူကံကမြတ်စွာဘုရားမြတ်စွာဘုရားလှူတဲ့လူကံကရှင်သာရိပုတ္တရာ။မြတ်စွာဘုရားရဲ့သင်္ကန်းလှူနေရှင်သာရိပုတ္တရာလှူတဲ့သင်္ကန်းလှူဘုရားအကျိုးပေးကောင်းမလို့မြတ်စွာဘုရားကတော့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူတဲ့အလှူနဲ့ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတဲ့အလှူဘုရားအကျိုးပေးကြည့်တယ်မလို့မြတ်စွာဘုရားကိုမြတ်စွာဘုရားကိုရှင်သာရိပုတ္တရာလှူတာအကျိုးပေးကြည့်တယ်ဟုတ်လားမြတ်စွာဘုရားနဲ့ရှင်သာရိပုတ္တရာဘုရားပုံမြတ်တယ်အဲ့ဘုရားဒါနကပူကြည့်ပေးကြည့်ကြမလို့မြတ်စွာဘုရားရှင်သာရိပုတ္တရာဒါနကပူပြီးကြည့်တယ်ဘာသာလူကမြတ်စွာဘုရားဖြစ်နေလို့ဟုတ်လားအဲ့လိုယူဆတယ်ပေါ့လေမဟုတ်ဘူးတဲ့နော်မြတ်စွာဘုရားကရှင်သာရိပုတ္တရာကိုရှူတဲ့အလှူကပူပြီးတော့ပူပြီးကြည့်တယ်အလှူကရှူတော့မှကြည့်ရင်တော့ဘုရားနဲ့ရှင်သာရိပုတ္တရာဆိုရင်ဘုရားကပူမြတ်တာပေါ့ရှင်သာရိပုတ္တရာကဘုရားလောက်မမြတ်ဘူးအလူကံရှုတော်ငါတာကြည်ကြသထားဆိုရင်တော့ဘုရားအဲဘုရားကိုလှူရတဲ့ရှင်သာရိပုတ္တရာရဲ့အလှူကပူပြီးတော့ကျူပြီးကြည်ကြရမှာနော်ဒါပေမဲ့မဟုတ်ဘူးတဲ့မြတ်စွာဘုရားကသူ့လောက်မမြတ်တဲ့ရှင်သာရိပုတ္တရာကိုလှူတဲ့အလှူကပူပြီးတော့ကျူပြီးကြည်တယ်။ဘာဖြစ်လို့လဲဆိုတော့ဒါနရဲ့အကျိုးကိုမြတ်စွာဘုရားကပူပြီးတော့သိလို့ဒီကမ္မတက္ကရတမ္မာဒိဋ္ဌိဆိုတာလေးကအခြေခံဆိုပြီးတော့အထင်သေးလို့ရလားအချင်းမသေးနဲ့နော်ကမ္မတကကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်ဆိုတာလေးကိုပေါ့ပေါ့တန်တန်မတွက်လိုက်နဲ့ကံကံရဲ့အကျိုးဆိုတာအခြေခံအကျိုးဖြစ်တဲ့ကံကံရဲ့အကျိုးဆိုတာလေးတောင်ဖရားလားဘယ်သူမှမသိဖရားကကံနဲ့ကံရဲ့အကျိုးကိုတိုင်တယ်မရှိအကျဉ်းချမရှိအစုံလည်းအကုန်အစင်ပြီးမြင်တော်မူပါလေဒါကြောင့်ဆိုလိုတာကတော့သိတဲ့လူရဲ့လူနဲ့မသိတဲ့လူရဲ့လူဘယ်လူကပိုကျူးပြီးကြည့်တယ်လဲသိတဲ့လူရဲ့လူကကျူပြီးကြည့်တယ်။သိတဲ့လူထဲမှာလည်းနည်းနည်းသိတဲ့လူကအလှူထဲ၊ညာညာသိတဲ့လူကပူပြီးတော့ကျူပြီးကြည့်တယ်။အသိဟာဘယ်လောက်အရေးကြီးလဲနော်။အသိဆိုတာကိုပဲခုနအလင်းလို့ပြောထားခဲ့တဲ့အတွက်ကြောင့် အလင်းစိတ်ဓမ္မအလုတ်အလင်းစိတ်ဓမ္မပုဂ္ဂိုလ်တွေဟာဘလောက်များလောကတွင်အကျိုးများသလဲဆိုတာနှလုံးသွင်းရရမယ်နော်အဲကြောင့်ဒါနရဲ့အကျိုးကိုလေငါဖျားသိတယ်လို့များသိကြမယ်ဆိုရင်တတ္တဝါတွေဟာမပင်မလူပဲနဲ့ဆင်းစားကြမှာမဟုတ်ဘူးဉာဏ်နဲ့ဒီစီးပြီးကြလူကြတယ်ဆိုတာသာထားလိုက်တော့ကိုယ်ပိုင်ကြည့်ဖို့ကိုစားရတဲ့ဆင်းစားတဲ့ကိစ္စလေးမှတောင်းမှမရှိမသက်မပြီးကြမယ်နဲ့ဘယ်တော့မှစားမှာမဟုတ်တော့ဘူးအမေနဲ့ဝဲလုံးတစ်ပတ်ကလုံးဆိုတာသာထားတယ်နောက်ဆုံးအလုတ်ကလေးကိုတောင်းမှာအလူကပုဂ္ဂိုလ်ကလည်းနားမရှိနေလဲဆိုရင်မရှိပဲမစားတော့ဘူးနောက်ဆုံးအလုတ်ကလေးကိုဖခင်ကဘာလို့ပြောရတာလဲဆိုတော့ဦးဇင်းနဲ့စဉ်းစားမိတာနောက်ဆုံးအလုတ်ဆိုတာကအကောင်းဆုံးလုပ်ပြီးတော့စားကြတာမဟုတ်လားတခါကြီးလေးဒီကမိုင်းကမှန်ပါတယ်နောက်ဆုံးလုပ်တာဘယ်လိုတော့ဆင်းကုန်ပါလားဦးဇင်းနဲ့အတော်ကြီးတဲ့လူတွေကမပြောတတ်ဘူးဦးဇင်းတို့ခလေးတို့ကစားကြတာတော့ဟုတ်တယ်နောက်ဆုံးအလုတ်ကအကောင်းဆုံးပဲအဲ့ဒါဝေဖန်ရရတဲ့ဟင်းလေးတွေဝေဖန်ရလို့မဟုတ်လည်းပဲခက်လို့ရတဲ့ဟင်းလေးတွေကအကောင်းဆုံးလေးတွေဆိုရင်ထိတ်ဆုံးမှပုံထားတာလေဟုတ်တယ်မဟုတ်လားထိတ်ဆုံးမှပုံထားအိတ်မကောင်းတဲ့ဟင်းလေးတွေနဲ့အရင်စားနောက်ဆုံးအလုတ်လေးကြမှာအကောင်းဆုံးရှင်းပါနဲ့ညုံပြီးတော့စားလို့ရှိတယ်ဒါလူသဘာဝနော်ဒါကလေးတို့ကသဘာဝဆိုတာအခုတက်ကြီးတဲ့လူတွေကအဲ့လိုပဲလုပ်ကြလားရုပ်ပါတယ်ရှင်လုံးမှာပဲထင်တယ်နော်အဲ့တော့နောက်ဆုံးအလုပ်ကတော့ရှင်ပဲပေါ့အဲ့တော့အဲ့ဒီနောက်ဆုံးအလုပ်ကလေးကိုတဲ့ကိုကသားမရှင်းလေးတွေစပိုင်းတော့သားပတ်တွေချွေတာပြီးတော့စားလာခဲ့ရတာနည်းနည်းလေးမတူချင်းတူချင်းလေးနှင်းနှင်းလေးဖဲ့ဖဲ့ဖဲ့ဖဲ့ပြီးတော့နောက်ဆုံးလုံးကြမှာထမင်းနဲ့သားတွေပြုတ်ပြီးတော့အာရပါရစားမယ်ဆိုပြီးတော့ကိုကချန်ထားတာကိုကနောက်ဆုံးလုံးလေးလက်ကလေးနဲ့ချိန်ပြီးတော့ဗဇာတဲ့ချိန်မယ်လေကျန်ရင်ကိုကအလူကံပုဂ္ဂိုလ်ကရောက်လာတဲ့ဆိုရင်လူချင်းနဲ့စိတ်နဲ့မလူချင်းနဲ့စိတ်တရားကပူဖြစ်နိုင်လို့မလူရင်းနဲ့စိတ်ကပူဖြစ်နိုင်တယ်နော်။ဘောင်းဆိုအကောင်းဆုံးအလုပ်ဖြစ်နေတာ။အဲ့ဒီနောက်ဆုံးအလုပ်ကလေးကိုတဲ့အလှူခံပုဂ္ဂိုလ်ကရောက်လာတယ်ဆိုရင်ဒါနအကျိုးကိုဖျားပြီးလောက်ကသိရင်နော်မလူပဲမစားပါဘူး။လူပြီးမှပဲစားပါလိမ့်မယ်။ကိုမစားရရင်နေပြီးတော့ဒီမှာကလေးတင်ထားခဲ့ရတာမစားလိုက်ရလဲနေပြီးတော့တမ်းမျောမနေတော့ဘူး။ရှူလိုက်တော့မှာပဲတဲ့။ဒါနဆိုတာအနေဆုံးကုသိုလ်ဖြစ်တယ်လို့ပေါ့ပေါ့တယ်နဲ့မတွက်လိုက်နဲ့။အဲ့ဒီနေရာမှာဆရာဟောတဲ့တုတ်တန်းလေးလည်းတူတူလေးပါပဲခုနပြောတဲ့ဟာလေးလောက်ပါပါတာပါညာလေးချက်ထင်းပြီးတော့နီးလန်းနေထုတ်လိုက်မယ်ဆိုရင်အများကြီးပါပဲဒါနအကြောင်းတရားတော်သက်သက်ပြောလို့ကိုရအမြင်စားတဲ့ကိစ္စတစ်ခုလေးနဲ့ပဲပေါ့လေအဲ့တော့နောက်အဲ့ဒီအဆုံးမလေးကဥစဉ်ကကိုရင်ကလေးကဖောက်ဖူးတာဣတိဘုံပါဠိတော်ဆိုတာကတော့ဒါကိုရင်တင်ရနဲ့စာတော့မဟုတ်ပါဘူးမဟုတ်ဘူးနဲ့ဝါသနာကပါတော့စိတ်ဥပုံနေသံဝရီပိတ်ပြီးဆိုရင်တိရကတော့ဝင်ပြီးတော့ဖွင့်ပြီးတော့အဲ့ဒါကိုယ်နဲ့ဒီကနေ့ရှောက်ဖတ်တာပေါ့လေအဲဒီရှောက်ဖတ်တယ်မှလည်းဒီဣတိဘုပါဠိတော်ကိုငင်းငယ်လေးကလေးကဘလို့တက်ခံလာတော့မှဒီတော်လေးသဘောကျ။အဲဒါဒိဋ္ဌိလေးကလည်းဆန်းဆန်းလေးနဲ့ရှင်းတော့ဘူးနော်။အဲနောက်ဆုံးတစ်လုပ်ကိုမလူဘဲနဲ့စားမှမဟုတ်တော့ပါဘူးဆိုတဲ့စာသားလေးကြည့်ပြီးတော့သမင်းစားဘုန်းကြီးတို့ဆန်းစားတယ်ပေါ့လေ။ဆန်းစားပြီးဆိုရင်အဲဒါထိနောက်ဆုံးတစ်လုပ်ရဲ့သဘောမျိုးနဲ့ပေါ့လေ။ရှင်းဆုံးကနေဆန်းလေးကို၃လေးလောက်စားလောက်ခြံထားလိုက်တယ်။အလုတ်သုံးလုံးစားလောက်ပေါ့လေခြံထားလိုက်တယ်အလုတ်ကြီးကြီးလောက်တော့လည်းဒီလုတ်စားလို့ပြောရမှာပေါ့လေအဲ့ဒါဒီလုတ်စားလောက်ရှိကနေဦးဖြားဖြားလေးခြံထားလိုက်ပြီးတော့မှအေကြီးရတဲ့ခါပေါ်နေပြီပေါ့လေကိုယ်ဘက်ကလည်းတချီပြီးတချီပြီးနေစားသွားနောက်ဆုံးခြံထားတဲ့အလုတ်ကလေးကိုကိုယ်မစားတော့ဘူးဦးဇင်းတို့စားတဲ့တိုင်းမှနေတော့ဆိုတော့ခိုးလေးတွေလည်းရှိတယ်ရှင့်နေလည်းရှိတယ်တခြားတခြားလာရောက်တောင်းစားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲ့ဒီဦးဆန္ဒလေးရှိမှခြံထားတဲ့ဟာကိုခိုးလေးတွေကြည့်တယ်ရှင်းလေးတွေကြည့်တယ်တောင်းဆန္ဒလေးတွေကြည့်တယ်ဒါတလုကနမူနာပြောတာပါဦးဇင်းတို့တပိနေစားတော့တလုစားလည်းမကပါဘူးအများကြီးကြံပါတယ်နော်အဲ့တော့ကိုယ်စားပြီးတော့ကြံတဲ့အကျိုးဉာဏ်မှသူနဲ့လှူတာမဟုတ်ဘူးရှိကနေလှူမဲ့ဟာကိုရည်စူးပြီးတော့ဦးဆန္ဒရှိကနေဦးချထားတာဦးချထားတဲ့ဟာဒီနည်းနောက်ဆုံးမှလှူလိုက်တာဆိုတော့အကျံသဘောတော့ဖြစ်သွားတာပေါ့လေနော်နောက်ဆုံးလှုပ်လို့တော့ဖြစ်သွားတယ်အဲ့တော့ခုပကံနဲ့သာသနာ့ကတော့တပိနေစားတာပေါ့လေအခုတော့စင်တန်းကျသွားတော့ပကံညာနဲ့စားနေရအဲ့တော့ဒီပကံညာနဲ့စားတော့လေရှေ့မှာတစ်လုံးနှလုံးစားသုံးလုံးစားလောက်ခြံထားကိုပကံနေစားစားသွားပြီးတော့ကျန်နေတဲ့နှလုံးသုံးလုံးစားဥချပြီးတော့ထားခဲ့တဲ့ဟာလေးကိုတော့တဲ့မှာရှိတဲ့ငှက်ကလေးတွေရှင်ကလေးတွေကိုကျွေးလိုက်ပါတယ်အဲ့ဒီလိုကနှလုံးစားနေကျွေးရတော့ဘူးပေါ့လေချက်ပြီးတော့လေဖြီးပြီးတော့ကျွေးလိုက်ပါတယ်အဲ့တော့လူရင်းလေးကဒီနီလန်းလေးကတော့ကျင်းသုံးတင်ပါတယ်အမင်းစားပြီးဆိုရင်ဒီဟင်းနဲ့ပြောရင်လည်းနောက်ဆုံးဘယ်သူမှလှူပါမယ်လို့လည်းမရှိလို့ဆိုတော့ကိုစားလိုက်ရမှာပေါ့ဟင်းမပြအောင်တန်တန်လေးဖြစ်အောင်လည်းစားဖို့လိုတာပါပဲရှင်းကလေးသမင်းရှင်းတန်တန်လေးသုံးလို့စားလောက်ရေနာသုံးမှရည်စူးပြီးတော့ သုံးလို့သာလို့ချမ်းသာရှိကနေဥရိချတာရှိမယ်လူပုဂ္ဂိုလ်တွေကအလူကံတည်းနဲ့ရှိမယ်အလူကံဆိုတာကတော့ကိုလိုစားနေတော့တခြားပြင်ပကရောက်လာမှရေလို့မဟုတ်ပါဘူးအိမ်မှာမိသားစု၅ယောက်လောက်ထိုင်ပြီးတော့သမဲစားတယ်ဆိုတော့လူတွေပေါ့လေသမဲဝိုင်းကြိုင်းစားတယ်ဆိုလို့ရှိရင်ခင်းကလည်းကောင်းနေတဲ့ခါကျတော့သမဲကမလောက်တော့ဘူးသမီးကမလာတော့ဆိုတော့ဟိုလူကလည်းသမီးကိုကျင်းပြီးဒီလူကလည်းသမီးကိုကျင်းပြီးတယ်ကိုယ်ကရှင်းမသုံးရုပ်ဆန္ဒဥချတာတဲ့ဟာလေးကိုဒီငါမစားတော့ဘဲနဲ့ဈေးစားပါအေးစားပါသုံးဖို့ကိုစားပါအမစားပါစားရခြင်းရှုနိုင်နေဆုံးရောမရဘူးလားအဲ့ဒါလည်းပဲကိုယ်နဲ့သမီးတို့နဲ့အတူတူစားနေတဲ့ပုဂ္ဂိုလ်ကလည်းအလှခံပုဂ္ဂိုလ်ပဲနော်အဲ့ဒီလိုလည်းမလှူသင့်ဘူးလားလူရောလှူတင်ရဲ့လားလူရောလှူနေကြရဲ့လားရှိတယ်မလူပါဘူးခင်ဗျာအကုန်ကြည့်လိုက်တာပေါ့လေအဲ့လိုမလောက်ဘူးဆိုရင်ပူတော်ဆိုရင်ငါသမီးနဲ့ပြူပါဆိုတရားကြီးပဲတောင်းပါနော်အဲ့တော့သမီးမလောက်လို့ရှိရင်လည်းကိုယ်နဲ့သမီးအတူတူစားတဲ့ဒီကိုပေးမယ်ဆိုတဲ့ရည်ရွယ်ချက်လေးနဲ့ရှိမှဥချပြီးချန်ထားရင်ဥချကြတဲ့ကိုယ်ကဒါနကုသိုလ်ကဖြစ်နေပြီးမှမဟုတ်သေးဘူးနော်အဲ့တော့အကုန်လုံးကလည်းသမီးနဲ့ပူရှမ်းလို့လောင်းကလို့မပေးပြလိုက်ဘူးဆိုလို့ရှိရင်လည်းပဲဒါရှိနေနေတည်းကြီးတွေခိုးတွေကျွေးလို့ရတယ်ဘလုံးမကျင်းလို့မရဘူးကိုယ့်ရဲ့ဒီအိမ်အနေထားပတ်ဝန်းကျင်အနေထားကဘလုံးမဒီကျင်းတဲ့ကလေးတွေအစားကလေးတွေကျွေးလို့မရဘူးဆိုရင်တော့လေနောက်ဆုံးအလုပ်ကလေးကိုနောက်ဆုံးရတော့မှပဲကိုယ့်အကူစားလိုက်တော့ပေါ့လေနော်နောက်ဆုံးလို့လေလူရမယ်ဥချတာလေလူရမယ်ဆိုပြီးတော့နှိုင်းပုံးနဲ့တော့မချင်းနဲ့ဘာလို့လဲဆိုတော့ပေးစိတ်တွေတက်ကုန်မယ်ကိုဟတ်တွေတောင်းကြကုန်မယ်ကြွက်တွေပေါ်များလာလိမ့်မယ်အဲ့ဒီလိုတော့လည်းမလုပ်သင့်ဘူးနော်ဒါပေမဲ့လို့ရှင်းနေပြီဆိုရင်တော့အရင်ဒီခုနလိုကြည့်ရင်လည်းကြည့်လို့မရဘူးဆိုလို့ရှိရင်အိမ်မှာခွေးကြောင်မွေးထားတာရှိရင်ကြည့်လို့မရဘူးလားသူတို့ကခွေးတန်းတွေကကြည့်တာမဟုတ်ဘဲနဲ့ကိုစားမဲ့ထဲကနေကြည့်နိုင်ရမယ်နောက်ဆုံးကြည့်ကြအိမ်မှာခွေးကြောင်ကလည်းမရှိဆိုတဲ့အိမ်ရှိမှာဒီရေပုံမြင်ကြီးညောင်းတွေပါရှိတယ်ဆိုလို့ရှိရင်လည်းဟောယူနောင်းတယ်မှရှိတဲ့ပူကောင်းလေးတွေကတော်လေးတွေစားကြပါစေဆိုပြီးကြည့်လိုက်လို့မရဘူးလားရတယ်သမင်းစားပြီးလို့ဥပ္ပဒကံကြီးစီးကြောတဲ့အခါစီးရင်ကြောရည်ထဲမှာပါတဲ့သမီးလုံးတွေဟင်းပေါက်လေးတွေချမ်းကျင်ပြီးပက်ကလေးတွေအဲ့ဒါလေးတွေကိုမြောင်းနေသွန်နေအခါတဲ့စိတ်ထဲကနေဒီငါသွန်လိုက်တဲ့ဦးစင်းကြီးပကန်းစင်းကြီးထဲမှာပါသွားတဲ့သမီးလုံးတွေဟင်းပေါက်လေးတွေကိုဒီမြောင်းနေမှရှိတဲ့ကတော်ဝါလေးတွေပူပေါင်းကလေးတွေစားကြပါစီဒီသမီးလုံးဟင်းပေါက်လေးတွေနဲ့ပူပေါင်းကလေးတွေကိုမျှတကြပါစီကျမ်းမာကြပါစီအဲ့လိုနှလုံးသွင်းလေးနဲ့သွန်လိုက်မယ်ဆိုရင်လည်းအဲ့ဒီဒါနဟာအမြဲတမ်းအကျိုးကြီးကျယ်ပါတယ်ပြန်လာပြန်မကြားဘူးတယ်မလားကြားဘူးတယ်အခုမှကြားဘူးလားအဲ့တော့ဒီနေ့ဆိုင်ပြီးတော့ကျင်းလုံးကြတော့နော်ဘာမှလည်းအပူကုန်တာမဟုတ်ဘူးသွားမှသွားမှပဲဒီသမင်းလုံးတွေဟင်းပေါက်တွေဘယ်သူမှပကံစင်းကြီးတွေကနေပြန်ဆိုင်ပြီးတော့ဘယ်သူမှမစားတော့ပါဘူးနော်သွားမယ်အတူတူစိတ်ထားလေးတစ်ချက်ဝင်လိုက်တာနဲ့ဒါနကုသိုလ်ဖြစ်သွားတယ်ဒီသမင်းလုံးဟင်းပေါက်လေးတွေကိုဒီမြောင်းထဲမှာရှိတဲ့တတ္တဝါတွေစားကြပါစေဘုရားဒီမျိုးမြေကြီးပေါ်သွန်လိုက်တဲ့ဆိုလို့ရှိရင်လည်းပြေစိကြီးတွေစားကြပါစေ။သူ့ဉာဏ်နဲ့သူတို့ဖြစ်ရမှာပေါ့။ဒါနဲ့ဖြစ်အောင်ဆိုပြီးတော့ဉာဏ်ကရှောက်ပြီးတော့ကိုယ်စီရေပကံစီသွန်တော့လေမြတ်ပတ်ကုန်မှာပေါ့နော်။အဲ့တော့မြောင်းနေသွန်လို့ရှိရင်အဲ့လိုစိတ်ထားလေးထားလိုက်ပါတဲ့ဒါဆိုရင်ဒါနကုသိုလ်ဖြစ်ပါတယ်။အဲ့ဒီဒါနကုသိုလ်ကလည်းမဟာဖလားအမြဲတမ်းအကျိုးကြီးကြီးကျယ်ပါတယ်။ဒါကခုသုတ္တရာဟောတဲ့ဒါနသုတ္တရနဲ့ဆက်ဆက်ပြီးတော့ဦးဇင်းကရှင်းပြတာပါ။ဒီကြောင့်ကကျေကျန်ပြောမယ်ဆိုရင်အများကြီးပြောကြရှိတယ်နော်။အဲ့တော့နောက်ဆုံးကခုနကဦးစင်းပကံစင်းကြီးသွန်ရင်ဒါနဖြစ်တယ်ဆိုတာလေးကတခုပဲပြောထားတယ်အဲ့ဒါလေးတခုနမောနာယူပြီးတော့ကိုကဘာပဲဆွန့်ဆွန့်ဒါနဖြစ်အောင်ဆွန့်ဖို့မလိုဘူးလားနောက်ဆုံးတော့လေရေရင်ကနေမှကြည်ကြီးဆွန့်တာတောင်မှဒါနဖြစ်အောင်ဆွန့်လို့မရဘူးလားရတယ်နော်ဒါဘယ်လိုဆွန့်မလို့တရားဆိုတာကဘုရားဟောတဲ့တရားပဲနာနာဆရာတော်သံဃာတော်ကြီးဟောတဲ့တရားပဲနာနာဟောတဲ့တရားလေးလောက်ပဲသိရမှာမဟုတ်ဘူးကိုယ်ဉာဏ်နဲ့ချက်ထွင်းပြီးတော့ပွားတတ်ရမှာသူကလူငယ်လေးပြောရမှာပွားတယ်ပွားတယ်နဲ့နော်ဘာလို့ပွားနေရလဲတော့မသိဘူးဟဲ့ဟိုလူကြောင့်ဒီလူကြောင့်ပြောတာဟိုလူဒီလေးနဲ့ဝေဖန်သုံးတတ်နေတာကိုယ်တို့ကပွားတယ်လို့ခေါ်တာနော်ဘာဝနာတရားပွားများတဲ့ဆက်စကလုံးကိုလည်းယူသုံးလိုက်ကြတာပွားများတယ်လို့တော့ပါသည်အဲ့တော့ပွားလိုက်ကြပေါ့ဒီကြီးစနော်ဘယ်လိုဆုံးမလို့ကဲဒကမကြီးဟုတ်ပါဟုတ်ပါတယ်ဒကမကြီးနော်လောင်ကြီးတွေစားကြပါသေးတယ်ဆိုတော့မှန်တော့ပေါ့အိမ်သာနေနေမှာလောင်မရှိဘူးလားရ ရှိပါတယ်အဲဒါကြောင့်လားအင်တာနက်မှာရှိတဲ့ login တွေငါဆက်လိုက်တဲ့အညီအကျေးကိုစာပြီးတော့ချမ်းသာကြပါသည်ချမ်းသာကြပါသည်ဒီလိုလေးမေတ္တာပေါ်များပြီးတော့စိုင်းရင်ကုသိုလ်မဖြစ်ဘူးလားဒါနဲ့ကုသိုလ်ဖြစ်တယ်နော်အဲ့ဒီဒါနကိုဦးဇင်းတို့ကရှေဒါနလို့နာမည်ပေးထားတယ်ဒီနည်းဆိုရင်လည်းလှူတဲ့ဒါနကဘာဒါနတို့ရှေဒါနတော့အဲ့ဒါဒါနဲ့ပတ်သက်လို့ကျေးဇူးတင်ကြရင်ကြောက်ကြရအများကြီးတချို့ကလည်းပဲအဲ့ဒါမစီအနေချင်းဆွန့်ပြီးလှူရတာဆိုတော့မလှူချင်ပါဘူးနှာခေါင်းရှုပ်ဘာလို့ကတန်လျာမှာအဲ့ဒီရှယ်တွေကျိုးပေးမှကြောက်နော်မစီယူလဲလို့မစီယူမပေးပါဘူးသူတော့ကျိုးပေးတယ်ဆိုတာကမစီလူမစင်ပေးတာကိုဆိုလိုတာမဟုတ်ဘူးစေတနာနဲ့တူတဲ့ကျိုးကိုပေးမှလောက်တဲ့အတွက်တော့ဒီမစီကိုယ်အနေနဲ့ကမစင်ဖြစ်တာလောက်တဲ့ကြတော့နတ်တုဒ္ဓါပဲနော်နတ်တုဒ္ဓါတဲ့အောင်သာသေးတယ်သူတို့မှအဲ့ဒါသူတို့ကတော့တကယ်အကောင်းသားအဟာရရှေးအဟာရပဲအဲ့ဒီအဟာရလေးကစိတ်ကောင်းစိတ်ရည်နဲ့ကောင်းနေထားပြီးဆွံ့လိုက်မယ်ဆိုရင်ဒါနကုသိုလ်ရှေးဒါနကုသိုလ်ဖြစ်သွားပါတယ
အဲ့ဒီအဟာရလေးကိုစိတ်ကောင်းစိတ်ရည်နဲ့ကောင်းနေထားပြီးဆွံ့လိုက်မယ်ဆိုရင်ဒါနကုသိုလ်ရှေဒါနကုသိုလ်ဖြစ်သွားပါလေ။အဲ့ဒါဒီကောင်ကြီးကအဲ့လိုရှေဒါနလောကမှာဇွန်နေတော့ဦးဇင်းတို့ကအားပေးရတယ်မဟုတ်ဘူး။သူတို့ကျိုးစရာမစင်ဘူးလို့မစင်ပြီးမှမဟုတ်ပါဘူး။နောက်တော့လိုအပ်တဲ့အဟာရကိုယူလိုက်တဲ့ကြောင့်ကိုယ်အတွက်လိုအပ်တဲ့အဟာရပြည့်စုံမှာပေါ့။ကိုယ်ကမစင်စားမှမဟုတ်တဲ့လူစင်နဲ့မစင်ပဲစားမှာလေနော်။အဲ့လူတွေလိုအပ်တဲ့အစာအသောက်အဟာရတွေပြည့်စုံတာမှာပေါ့နော်သူတော်ကျူးဆိုတဲ့အဲ့ဒါဆိုတာအဟာရလူငယ်အဟာရပေးရဆိုတဲ့အဟာကိုသူတော်ကျူးလို့ပြောတာနော်မစင်ကြီးမစင်ပေးရပြောတာမဟုတ်ဘူးနောက်တစ်ချက်စဉ်းစားကြရရှိတာကလေသောတာပန်မမဖြစ်သေးဘူးဆိုရင်တော့အပေလေးကိုမရောက်နိုင်ဘူးလားရောက်နိုင်တယ်ရောက်နိုင်တယ်ဆိုရင်လောက်လည်းမဖြစ်နိုင်ဘူးလားကဲကိုလောက်ဖြစ်တဲ့အခါကိုကိုယူကြည့်မယ်လို့မရှိဘဲနဲ့လောက်ဘူးလို့ကဲခောက်ကကအိမ်လာတဲ့နေ့ကျတော့ဘယ်နဲ့လောက်ဘူးအဲ့ဒါစေတနာမလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေတင်းချောက်ကြီးမှာပဲရောက်သွားနိုင်တယ်။အဲ့ဒါရောင်းဘလို့ဆင်းရဲစရာကောင်းလို့နော်။ကိုယ်ကလူဝနဲ့ပြေရတာမဆင်မစားကျင်တာလောက်ဖြစ်သွားတဲ့ချင်းတော့မဆင်မဲ့မော့ပြီးညော်နေမှာ။အဲ့ဒါတင်းကန်းကန်းလေးမှာလောက်သွားဖြစ်ဖို့လည်းမလိုဘူးလား။လိုတယ်နော်။ဒါတော့တော့မဖြစ်သေးရင်ပြောတာပါ။ကိုယ့်ဘက်ကကုသိုလ်ကောင်းမှုပါရမီတွေအားကောင်းလို့ရှိတယ်လောက်ဖြစ်ချင်မှဖြစ်မှာပေါ့။ဒါပေမဲ့လို့သောတာပန်မှမဖြစ်သေးတော့စိတ်မချရဘူးနော်။အဲ့ကြောင့်လောက်ဖြစ်သွားရင်လည်းပဲရှေအဟာရတွေပြည့်စုံအောင်အခုလူဖြစ်ကြတဲ့ကူကရှေဒါနတွေပြုထားပါတပြုကြမှာလားပြုကြတော့တစ်ခါဘုရားဆုံးမလိုက်နာတာပဲမြတ်စွာဘုရားဟောထားတဲ့ဒီသမင်းလုံးရှင်ပေါ့လက်စင်းကြီးပကံစင်းကြီးသွန်နာကုနမူနာတစ်ခုပြထားပြီးဆိုရင်ကိုယ်ညာနဲ့ချက်ချင်းပြီးတော့အကုန်ပြရမယ်လက်သိညှန့်တာကအစားပေါ့လက်သိညှန့်လိုက်လို့ရှင်လက်သိဆက်ဆော့လေးတွေကိုဘုရားစိတ်ကြီးတွေကချီပြီးတော့မစားဘူးလားတွေ့ဘူးမှာပါနော်အဲ့ဒါဦးဇင်းကလက်သေးလေးတွေပွဲစီချီကြတာတွေ့ကြတဲ့ငယ်ကလေးကအဲ့ဒါလက်သေးညက်ပြီးဆိုရင်လက်သေးညက်ကလေးဖြတ်စားလေးတွေစုထားပြီးတော့ပွဲစိတ်တွေရှိတဲ့နေရာတော့တော့ပြီးတော့ဒါနကြည့်တယ်ပွဲစိတ်ကြီးတွေစားကြပါစီစားကြပါစီဒီလက်သေးလေးတွေစားပြီးတော့ချမ်းသာကြပါစီတခါတလေအသားပုံလေးတွေပါဖိတ်ပြီးတော့ညက်ပေးလိုက်သေးတယ်နော်ဖတ်တယ်မလားလက်သေးနှမ်းမှာအသားပုံလေးတွေမပါဘူးလားအဲ့ဒါလက်သေးအခွန်အမကြီးစားရတဲ့ဆိုင်အသားပုံလေးစားတာပုံမှုရတာရှိမှာပေါ့အဲ့ဒါလေတွေးလိုက်လူရတာကစိတ်ထဲမှာပီတိစိတ်ဖြစ်တာပဲအဲ့တော့လက်သိညက်တဲ့ဟာလေးကိုလည်းဆက်ပြလိုက်မယ်ဆိုလည်းဘာမှမထူဘာကုသိုလ်မှလည်းမရဘူးနော်စိတ်ထားလေးတစ်ချက်စိတ်ကောင်းလေးတစ်ချက်နှလုံးသွင်းလေးတစ်ချက်ဝင်လိုက်တာနဲ့ဒါနကုသိုလ်ဖြစ်သွားပါတယ်။ဒါတစ်ခုကိုနမူနာရရင်ကျန်တာတွေချက်ထင်ပြီးတော့သဘောပေါက်ပြီးတော့ချက်ထင်ပြီးသဘောပေါက်ဆိုမှပဲပြောကြတဲ့ပုံပေါ်နေတာနော်အဲ့တော့ခမင်းစားတဲ့ခါနဲ့ဒီတိုင်းပဲပေါ့လောကယူလူတွေလို့တယ်လို့ပြောမယ်ဆိုပြောလို့ရတယ်ကိုယ်ပါတာကိုဘိုက်စားလို့စားတာပဲဒါပေမဲ့လို့ကိုစားတဲ့လူတဘောမထားနဲ့ကိုခန္ဓာကိုယ်ထဲမှာရှိတဲ့ပုံမျိုးချက်စဲစားကြဆောင်ကြပါသည်ကေတာဆိုတဲ့ဒါနမဖြစ်ဘူးလားအညူစားက80အည်တွေကတော့တန်းနဲ့ခရီးနဲ့ခြီးပြီးတော့ကိုရှိပါတယ်အဲ့ဒါခန္ဓာကိုယ်ထဲမှာရှိတဲ့ဘိုးကောင်လေးတွေညှတ်တတ်ကြပါသည်ဆိုပြီးတော့နှလုံးသွင်းလိုက်မယ်ဆိုရင်ဒါစားရင်းနဲ့ဒါနကုသိုလ်ဖြစ်သွားတာပါပဲဒါကိုစားမဲ့သမင်းပကံဘုံကြီးဆိုလဲတပိတ်ပေါ့အဲ့ဒါလေးကိုကိုမစားခင် မြတ်စွာဘုရားရှင်ကလှူဒါန်းပါလေဆိုပြီးတော့လှူလိုက်မယ်ဆိုရင်လေဒါနကုသိုလ်ကဖြစ်သွားတာပဲနော်မိသားစုနဲ့ဝိုင်းဖွဲ့ပြီးတော့ဗကံနဲ့စားတဲ့ဆိုတော့ဇပွဲဝမ်းလိုက်ပြီးတော့ဘုရားကိုညှပ်ပြီးကတ်လို့မရဘူးကိုဗကံလေးကိုစားမဲ့ဗကံလေးကိုပဲလက်နှစ်ဖက်နဲ့ကမ်းပြီးတော့နည်းနည်းလေးညှပ်ပြီးတော့ဘုရားကိုအာရုံပြုပြီးတော့မှဘုရားကိုလှူလိုက်လှူပြီးတော့မှတရဏဂုံလေးပါလေရုပ်ဖတ်ပြီးတော့မှစားတော့လှူလိုက်တာကဒါနကုသိုလ်ဘုရားဖုံးပေးနေစေမှာကိုကတရဏဂုံလေးကိုမြင့်တဲ့ကာရမဏန်ကဘုရားဝကာရလေးကြီးရွတ်ဖတ်ကြဲဆဲလိုက်တော့မြတ်စွာဘုရားဖုံးပေးနေတော့ရွတ်တယ်လို့သဘောထားလိုက်ပေါ့ရွတ်ဖတ်ပြီးတော့မှကိုယ်စားရမှာဆိုတော့မြတ်စွာဘုရားဖုံးပေးပြီးဆိုတော့လည်းတပြီးတော့ဆေးခြင်းနဲ့စွန့်တော်မူပါဆိုပြန်စွန့်အောင်ပေါ့လीနော်စွန့်ပြီးမှစားတော့မစွန့်မဲနဲ့လည်းဘုရားလှူပြီးမှလှူတာလို့ဖြစ်နေဦးမယ်အဲ့တော့ဘုရားကိုလှူပြီးတဲ့နေကုန်းလေးပါတော့ရွတ်ဖတ်ပြီးဆိုမှဒါဘုရားတကူတော့နဲ့ဆိုတော့မြန်မြန်ပဲဖုံးပေးတယ်လို့သဘောထားလိုက်ပေါ့နော်တယောက်စားစားရတဲ့စောင့်နေရင်လည်းပြီးမှမဟုတ်တော့ဘူးလीအဲ့တော့မြတ်စွာဘုရားဖုံးပေးပြီဆိုတော့လေတပည့်တော်ဆင်းခြင်းနဲ့စွန့်တော်မူပါဗျာအဲ့ဒီပြီးတော့မှအစွန့်ပြီးပြီဆိုမှအဲ့ဒါကိုသူကစားရမယ်ဒီဒါနတစ်ခုနဲ့ကိုချက်လိုက်တော့အများကြီးဖြစ်သွားတယ်နော်အဲ့ဒီခုသုတ္တရာဟောခဲ့တဲ့သုတ္တန်တွေကချက်ရင်ချက်သလောက်ကြီးရပါတယ်အာယုံပြုလို့နှလုံးသွင်းလို့လည်းအမတန်ကောင်းပါတယ်ကေဒါနပြီးတော့သီလကြောင့်သွားကြစုဒုက္ခပတ္ထနာသုတ္တန်ဆိုပြီးတော့သုတ္တန်လေးတစ်ခုရှိတယ်ချက်သားတို့ဒုက္ခ၃မျိုးကိုတောင်းတတဲ့ဆုလို့ရှိရင်သီလကူတာလုံးရောစောင့်ထိုင်ပါတဲ့ပထမဆုံးဒုက္ခကပတ္တန္တာဒုက္ခချိန်မှန်ခံရခြင်းဆိုတဲ့ချမ်းသာဒုတိယကဘောဂဒုက္ခစီဝဥစ္စာတိသီလလာဘပြည့်စုံခြင်းနောက်တစ်ခုကသူကတိဒုက္ခသိရလို့ရှိရင်ကောင်းရန်ပြည့်ပြည့်ရောက်ရခြင်းအဲဒီပတ္တန္တာဒုက္ခဘောဂဒုက္ခနဲ့သူကတိဒုက္ခလို့ခေါ်တဲ့ဒုက္ခ၃မျိုးကိုလိုချင်တယ်ဆိုရင်ဘာလို့ရမလဲတော့သီလကိုသာလွန်ကျွမ်းဆောင်ထိန်ပါပတ္တန္တဒုက္ခသင်္ဘောကြောကြခြင်းနဲ့ဂုံတရင်းနေကြောသောခြင်းနဲ့ကောင်းတရင်းနေထွက်ခြင်းနဲ့ကိုယ့်ကိုယ်လူတွေကချီးမွမ်းဂုံပြတာကိုခံယူခြင်းနဲ့ဆိုရင်ဘာလုပ်ရမလဲသီလကိုသာဆောင်ထိန်သီလကိုသာလွန်ဆောင်ထိန်ရင်သင်္ဘောကြောကြခြင်းဂုံတရင်းကြောသောခြင်းဆိုတာစုမတောင်းမနဲ့ရတာပါလိမ့်မယ်ဒါကသီလမလုံနိုင်တဲ့နှိုင်းချလိုက်ပို့ပြီးတော့သိတာလေငါကကဂုံတိတ်ခါရှိတဲ့သူသူတစ်ပါးရဲ့ချီးမွမ်းခံရတဲ့သူသူတို့ကလေသာခံရတဲ့သူကသီလတိခါကိုလေးတစ်ခုခုဖောက်ပြလိုက်တယ်ကိုကျင်တရားလေးတစ်ခုခုချုံရင်းလိုက်တယ်ဆိုရင်ဝိုင်းပြီးတော့မသိရကြဘူးလားလောကနဲ့အကောင်းဆုံးသောအရာစရတရားမှာပေါ်လွန်ဟောခဲ့ပြီးသားနော်အဲ့တော့သီလကိုကျင်တရားလေးတစ်ခုခုလောက်ဖောက်ပြသွားတဲ့ဆိုရင်မြုံတဲ့ကညှို့နှောင်းသားရတယ်ကိုကျင်သီလနဲ့ကြည်ဆုံနေဆိုရင်တော့သံဝင်ကြီးကရှင်းမွန်ကြတာပါပဲဘောဂဒုက္ခဆိုတာကဒီစီဥစာရီပြည့်စုံခြင်းနဲ့လလပါရီပေါ်မြခြင်းနဲ့ဆိုရင်နဲ့ချက်ထုံးမနေပါနဲ့တဲ့သီလသာလုံအောင်ဆောင်ထိန်ပါတဲ့ဘုရားကကဲစီပေါင်းစံလို့ရင်ဘာလို့ရမှာလဲတော့ချက်ထုံးကြမလို့ပါဘူးတဲ့သီလကိုသာလုံအောင်ဆောင်ထိန်ပါဒါဆိုလို့ရှိရင်စီပေါင်းစံရီနဲ့ပြည့်စုံလာပါလိမ့်မယ်တဲ့ကဲသီလဆောင်ထိန်ပြီးတော့စီပေါင်းရင်လုံငါဘာမှမလုပ်ခဲနဲ့တော့လေဘယ်ချမ်းသာနေမှာမလဲနော်ကိုလိုရမယ်ကိုယ်လက်လှမ်းမိတဲ့ကိုယ်နဲ့ကျိုးပေးတဲ့ကိုယ်ချင်းနေပေးတဲ့လက်ကိုယ်လေးတစ်ဖက်ကလုံအဲ့ဒီလက်ကိုယ်လုံနေတဲ့လေကိုကြည့်သီလကိုလုံကြအောင်စောင့်ချင်းဆိုရဲဈေးတဲ့တယောက်ဈေးရောင်းနဲ့လက်လုံတယ်ဆိုရင်လေသီလမလုံနဲ့လည်းလုံနဲ့လူကွာချသွားတယ်အလေးခိုးတဲ့ဆိုင်နဲ့အလေးမခိုးတဲ့ဆိုင်ဘယ်ဆိုင်ဝယ်ကြလဲအလေးမခိုးတဲ့ဆိုင်ဝယ်မှာပေါ့အပေါက်ဆိုးတဲ့လူနဲ့အပေါက်မဆိုးတဲ့လူနဲ့ဘယ်ဆိုင်ဝယ်မလို့အပေါက်မဆိုးတဲ့လူကွယ်မှာပဲအဲ့တော့အလေးခိုးရတယ်အပေါက်ဆိုးတယ်လို့ဆိုတာသီလမလုံကျုံတာပဲကိုကျင်တရားပြတ်တာလေနော်အဲရအဲ့လိုကိုကျင်တရားပြတ်ပြီဆိုတော့ဖောက်တယ်ကြီးလေအခြေရင်းနဲ့ရောရောတော့ကိုဆိုင်ဝယ်မဲ့သူမရှိတော့ဘူးအဲ့ဒါစီးပွားဥစ္စာတူးတက်ပါအောင်မလားမတူးတက်တော့ဘူးအလေးလည်းမကုန်ဘူးလေးမှန်တောင်းမရောက်နဲ့ဈေးနှုန်းလည်းပဲရောက်တဲ့ဒီရောက်တဲ့ရောက်ထိုက်တဲ့ဈေးနှုန်းတိုင်းပဲအမြတ်ယူပြီးတော့ရောင်းနေမတော်မတရားအမြတ်မယူဘူးပြောတာဆိုတာလည်းခြေခြေငငမမယူမိတာနဲ့ပြောဆိုဆက်ဆက်နေဆိုရင်အဲ့ဒီဆိုင်ကိုဝယ်ယူတဲ့သူအားပေးတဲ့သူပေါက်တယ်တနည်းတစ်ချမ်းတိုးပါလာမယ်။ဒါဆိုရင်စီးပေါက်စားတွေတိုးတက်မယ်ပေါ့။နော်။အဲ့လိုပဲပေါ့။ဒီနေ့ဒီဒီနေ့ပိုင်းချီတိုက်ပြီးတော့ပြန်မပေးဘူးဆိုရင်ဒါသီလလုံလားမလုံလားလား။အဲ့တော့ချီထားပြီးတော့ပြန်မပေးဆိုရင်နောက်သူများချီရအောင်မလား။ဒီချီတော့ဘူး။အဲ့ဒါဆိုလို့ရှိရင်တော့ဒါကိုယ့်ရဲ့စီးပေါက်ဥစ္စာစီးပွားရေးလုပ်ငန်းလည်းပဲဆုတ်ယုတ်သွားတာပေါ့နော်။တချို့များဆိုရင်ဒီသီလလုံညုံတော့ကိုယ့်အရေးကြီးတာတပြားမှမရှိဘူး။ကိုကျင့်သီလကိုယုံကြည်တဲ့အတွက်ကြောင့်သူများကအရင်ဒီတွေထုတ်ပေးခိတ္တကနာမတ်တဲ့ပေးကြတာနဲ့အဲဒီလူများကိုချမ်းသာသွားကြတဲ့သူတွေအများကြီးပဲနော်ဒါကြောင့်ကိုကျင့်သီလလုံ စီးပွားဥစ္စာတွေပြည့်စုံခြင်းတပတ်ဆိုရင်လာလာပါတွေပေါ်များခြင်းတပတ်ဆိုရင်ဘုံကံတွေကြီးမားခြင်းတပတ်ဆိုရင်ဘာလို့ပါမလဲတော့သီလကိုလုံးချအောင်စောင့်သိမှာနောက်တစ်ချက်ကဒုက္ခတိဒုက္ခတေသွားလို့ရှိရင်ကောင်းရသူတွေရောက်ခြင်းနဲ့ဆိုရင်လည်းဘာလို့ပါမလဲသီလလုံးအောင်စောင့်သိရမယ်ကိုချင်းသီလလုံးနေတော့ဝိပတိတာရလို့ခေါ်တဲ့နောက်တစ်ခါပူပန်မှုတွေစိတ်နှလုံးမသားမယာမှုတွေမဖြစ်တော့ဘူးစိတ်ကြီးကြီးလန်းလန်းလေးနဲ့စိတ်အင်းအင်းချမ်းချမ်းလေးနဲ့ပဲပေးရတယ်။နောင်တပူပန်မှုတွေရောပြန်မနေတဲ့စိတ်ကြီးလင်းအင်းချမ်းတဲ့စိတ်လေးနဲ့ပေးရတယ်ဆိုတော့ကောင်းရသူကတိကိုပဲရောက်ရတော့မှာပေါ့။သူကတိဆိုတဲ့နေရာမှာသိပြီးရောက်တာလည်းသူကတိခေါ်တာပဲ။သစ္ဆုတ်ပါမှာလည်းကောင်းတဲ့အဆင့်တန်းကိုရောက်တာကိုလည်းသူကတိလို့ခေါ်တာပါပဲနော်။အဲ့ဒါခုနစီးပွားဆိုတဲ့နေရာမှာလည်းလောကီစီးပွားလောကုထာစီးပွားလို့ကိုယ်ရနဲ့ချဲ့ဆင်းပြီးတွေးလို့ရတာပေါ့။လောကီစီးပွားဒီကြောင့်ဉာဏ်နဲ့ဆင်းလဲဒီလားလုံရမယ်ဒါကုဒ္ဒရာစီပွားလို့ခေါ်တဲ့ဝိပဿနာဉာဏ်နဲ့ဉာဏ်ဖွင့်ဉာဏ်နဲ့လိုချင်တဲ့ဆိုရင်လေဒီလားကိုလုံရအောင်စောင့်သိရမယ်ဒီလားမလုံမနဲ့တရားအထုတယ်ဆိုရင်နောင်တပူပန်မှုဖြစ်နေတဲ့အတွက်ကြောင့်တမာတိမရတော့ဘူးဝမ်းမြောက်မှုနှစ်သက်မှုပိဋိပတ်မောဇ္ဇအစာတိမဖြစ်တော့ဘူးစိတ်ချမ်းသာမှုစိတ်တည်ငြိမ်မှုမှမရဘူးဆိုရင်ဝိပဿနာဉာဏ်နဲ့ဖွင့်ဉာဏ်လည်းပဲမဖြစ်နိုင်တော့ဘူးဒါကြောင့်ဝိပဿနာဉာဏ်နဲ့ဖွင့်ဉာဏ်ဆိုတဲ့လောကုဒ္ဒရာစီဝါရီနဲ့ပြည်စုံခြင်းနဲ့ဆိုရင်လေမလိုရမလဲသီလကိုလုံးချအောင်စောင့်သိရမယ်ဒီတုတ်တန်လေးကလည်းယူယူလေးနဲ့အတိတ်ပဲလေးလှတာပါပဲနော်ဟိုသီလရဲ့ဇူဝနီတွေတခြားတုတ်တန်တွေမှာလည်းဟောရတာရှိပါတယ်သီလလုံးရင်ကောင်းတဲ့ရင်ကျော်စောမယ်ဒိဋ္ဌိလေးပါးကိုရေရွံ့ဝင်ချင်းကနိုင်တယ်ဒါကသီလလုံးရင်ဘာဖြစ်မယ်လို့ဒီလိုပဲဟောလိုက်တာဒါလေးကြတော့မဟုတ်ဘူးဒီချီးမွမ်းခံရခြင်းကြော်သောခြင်းဆိုတဲ့အကျိုးတွေကိုလူကျင်နေဆိုရင်သီလကိုသာဆောင်ထိန်ပါမတူဘူးနော်သူလိုလေးနဲ့မတူဘူးပါဠိမူရင်းနဲ့သိရင်ဘုဒ္ဓံကောင်းတယ်ပဏ္ဏတာမေအာဂိသတိချီးမွမ်းခံရခြင်းငါစီရောက်လာပါစေလို့တပြားတော့ဆန့်နေနော်စာသားလေးကချီးမွမ်းခံရခြင်းဆိုတဲ့သဘောတရားလေးငါစီကိုရောက်လာပါစေလို့ပြောလင်းတောင်းတတယ်ဆိုရင်သီလကိုသာဆောင်ထိန်ပါဘောဂမီဥပ္ပစ္စံတို့စီးပွားဥစ္စာတွေဖြစ်ပါစေစီးပွားတွေတိုးကျပါစေလို့ညွှန်လင်းတောင်းတတယ်ဆိုရင်သီလကိုစောင့်သိပါသိသွားပြီးတဲ့နောက်ကောင်းရသူကလေးကိုရောက်ချင်တယ်ဆိုရင်လေသီလကိုစောင့်သိပါဒါဒုက္ခပတ္ထနာတုတ်တန်လို့ခေါ်ပါတယ်ဒါနာသီလကုသိုလ်၄မျိုးစုံသားပြီးနောက်ပါကြံသေးတော့သမထဝိပဿနာခြုံပြောလိုက်တော့ဘာဝနာကုသိုလ်ပေါ့နော်အဲ့ဘာဝနာကုသိုလ်ပွားများရတဲ့နည်းပတ်သက်လို့တော့ဘာဝနာပွားဖို့ဘာဝနာပွားရမှာတတိပြုစရာကိုတမ်းမပြောသေးဘဲနဲ့ဘာဝနာပွားကြတယ်ဆိုတဲ့နေရာမှာသမထဘာဝနာပဲပွားပွားဝိပဿနာဘာဝနာပဲပွားပွားသံဝေကညာအားကောင်းဖို့အရေးကြီးပါတယ်သံဝေကညာအားနည်းနေလို့ရှိရင်ဝိပဿနာရှုမှတ်တဲ့အလို့တွန်းဆုပ်တွန်းဆုပ်ဖြစ်နေတတ်တယ်ဒီဒီလေးတွေပြင်းပြင်းမလုပ်ချင်းတလို့မမှတ်ချင်းတလို့မရှိချင်းတလို့မပွားချင်းတလို့ ਨੇ ဖြစ်နေတဲ့အံဝိကညာအားကောင်းတဲ့ပုဂ္ဂိုလ်ကြတော့ဝိပဿနာလို့အားထုတ်တဲ့နေရာမှာဝရိယရှိရှိနဲ့အားထုတ်ဖြစ်ပါတယ်တင်းတင်းငင်းငင်းစေစေဆက်ဆက်နဲ့အားထုတ်ဖြစ်ပါတယ်အဲကြောင့်တံဝိကညာဖြစ်ဖို့အတွက်ခုတ်ထုတ်တာဟောထားတဲ့အဋ္ဌိပုံစတုတ်တန်ဆိုတာလေးလဲကောက်လှုပ်ပြီးတော့ပြောချင်ပါတယ်ဘာတုတ်တန်လဲတော့အဋ္ဌိပုံစဒီလရှင်ဆရာကြီးဆရာလေးတွေကသိပါပြီအဋ္ဌိဆိုတာအယူပုံစဆိုတာအပုံအစုပုံအယူပုံပေါ့ဒီတကဘာအတွင်းမှာတခြားတခြားသောကဘာအတွင်းချိန်နန္ဒကိုမပြောသေးဘူးအခုလောလောဆယ်အသက်ရှင်ရပ်တည်နေတဲ့ဒီကဘာတစ်ခုမှာတဲ့ဒီနေ့ဒီချိန်အထိကျင်လည်ခဲ့စမှာပေခဲ့တဲ့အလောင်းတွေကထွက်လာတဲ့အယူတွေအယူတွေကိုစူးဆောင်းထားမယ်ဆိုရင်အဲ့ဒီအယူတွေကလည်းပျက်စီးမသွားဘဲနဲ့တည်တံ့ခိုင်မြဲနေမယ်ဆိုရင်ကိုတယောက်ရဲ့ဒီတကဘာမှာကျင်လည်ခဲ့ရတဲ့အယူတွေအယူပုံကြီးဟာဝေပုံလတောင်လောက်တောင်ရှိပါလိမ့်မယ်။ဒါကရာဇီကျုံမှာထင်ရှားတဲ့ဝေပုံလတောင်ကြီးကိုဥပမာပေးထားတာပေါ့။ဥပမာတထုံကလူတွေဒီနဲ့ဆိုလို့ရှိရင်တော့ပထမအမြင့်ဆုံးတောင်ကဘာတောင်လို့။မြတ်စွာဘုရားဟုတ်ရဲ့လား။လောဘတောင်ပုံမမြင်ဘူးလား။ကထားမှာတော့ထင်ရှားတဲ့ပြောလို့ဆိုလို့လည်းကောင်းတယ်ညသပိတ်တောင်ပဲဆိုတော့ညသပိတ်တောင်ညလည်းအမတန်မြင့်တယ်နော်ဦးဇင်းညသပိတ်တောင်ကိုပထမဆုံးစရောက်ဖို့လည်းဒီစန္ဒယမဒီလိုက်ရှင်စတဲ့နေ့ကဆရာလေးတွေလိုက်ပို့လို့ရပါတာပါဒီကတိပေါင်းကဘယ်လောက်ရှိတော့999တင်းတထောင်မဲထားပါတော့ အဲ့ဒီလေကားတွေပေါင်း999တွေကိုအဲ့ဒီမှာကားလမ်းကလည်းမရှိသေးတော့ခြေချင်းတက်ရတယ်တက်ပြီးကြတဲ့အတော်ကြီးလို့များသပြိတော်တော့ကဒီတက်မတက်တော့ဘူးလို့ဦးဇင်းကဆုံးဖြတ်ထားတာပြန်မလို့တော့နောက်ပိုင်းကားလမ်းပေါက်တော့လေနောက်ထပ်နှစ်ခေါက်တော့ရောက်3ခေါက်တော့ရောက်ပါသေးတယ်ကားပေါက်မှပဲရောက်တော့တာဆိုလိုတာကတော့တောင်ကြီးကအမြန်မြင့်နေလူတွေကြီးမားတယ်ဦးဇင်းနဲ့ဆိုပါတော့ဦးဇင်းတယောက်ကဒီကဘာမှာဒီနေ့ဒီပေါ်ကျင်လေကြရစမှာဘဝတိုင်းဘဝတိုင်းပြေးကြရတယ်ငါဖြစ်တော့လဲငါအလောင်းနဲ့ပြီးလို့ငါအယူပေါ့ခွေးဖြစ်တော့လဲခွေးဘဝနဲ့ပြီးလို့ခွေးအယူတွေပေါ့လူဖြစ်တော့လဲလူဘဝနဲ့ပြီးလို့လူအယူတွေပေါ့အဲ့ဒီလိုဒီကဘာဥစဉ်တော့ခုလောလောဆယ်ရက်တည်နေတဲ့ဒီကဘာအစကနေစပြီးတော့ဒီနေ့ဒီချိန်ထိကိုတည်ဆုံးသွားခဲ့လို့ကျင်းကျန်နေတဲ့အယူတွေဟာအယူတွေကိုစုဆောင်သိသိထားမယ်ဆိုရင်အဲ့ဒီအယူတွေကလည်းကျက်စီဆင်းကြီးကြောက်ွယ်မသွားပဲနဲ့တည်တံ့ခိုင်ပြင်းနေမယ်ဆိုရင်အဲ့ဒီအယူပုံကြီးဟာညသပိတ်တောင်ကြီးလောက်ရှိပါတယ်။ကဲဘယ်လောက်တန်ဝေကရောက်ဖို့ကောင်းတာတော့နော်။အယူတွေကြီးပဲကူကညသပိတ်တောင်လောက်ရှိနေသေးတယ်အသားရောဘာရောနဲ့ပါရင်တော့ဘယ်လောက်တောင်ကြီးမှာတော့။မှန်လို့တောင်မရဘူးနော်။ဘဝဆိုရင်မှန်လို့တောင်မရဘူး။လူအယူတွေကြီးပဲပုံထားလို့ညသပိတ်တောင်လောက်ရှိတယ်ဆိုရင်တော့ဒါအရေးအတွက်နည်းတယ်လို့ပြောမှဆိုပြောလို့ရသေးတယ်။ငါကြည့်လို့ငါယူလိဒီဖြစ်ခဲ့တဲ့ဆိုဘယ်နဲ့လုံးမလို့ကဲအမြဲတမ်းသိနေတဲ့တရဝါလေးတွေမရွက်စိတ်တို့ခြားတို့ဖြစ်လို့သိခဲ့ရောအဲ့ဒါယူတွေကတောင်လောက်ကြီးတောင်များသပိတ်တောင်ကြီးလက်တောင်များတယ်ဆိုတော့ဘဝတွေကတော့ဘလောက်လို့ကိုရေးတော့လို့မရတော့ဘူးနော်တကဘာရဲ့ပမာဏကိုတခြားသုတ်တန်တွေမှာတမျိုးပြထားတာတွေရှိပါတယ်မုံကြီးစီတို့ဘာတို့တောင်ကိုခေါင်းနဲ့ပွတ်တာတို့တောင်ကကုန်းနဲ့ပို့ဆိုတော့ဆိုတော့ညာသမီးတောင်ကြီးကိုနှစ်ပေါင်း100လောက်ကြာမှဝါခွန်လေးတစ်ခုနဲ့သွားပြီးတော့ပို့လိုက်။နာနာပို့ကြတာမလို့နော်။ဝါခွန်လေးနဲ့ခပ်ဖွားဖွားလေးသွားပို့လိုက်။နောက်နှစ်တရာကြာလို့ရှိရင်လည်းဝါခွန်စားလေးနဲ့ညာသမီးတောင်ကြီးသွားပို့လိုက်။အဲ့လိုနဲ့ခွန်လေးနဲ့သွားသွားပြီးနှစ်တရာမှတစ်ခါတစ်ခါသွားပို့လို့ရှိရင်ညာသမီးတောင်ကြီးကခွန်ရဲ့အပုတ်ခံရလို့ပြန်ကုန်သွားမယ်တဲ့။ညာသမီးတောင်ကြီးကလုံးဝပြတ်ကွယ်သွားမယ်တကဘာတော့မကုန်သေးဘူးတဲ့။ကဲကြည့်ဒီတရားလေးကလေဖိုင်းနဲ့ဒီရင်းနဲ့ဝန်နေဖို့တောင်ကောင်းတယ်နော်အံဝန်နေတယ်ဆိုတာကတော့ဒေါမနတပါသံဝေကဒီဒေါမနတရောင်ဆောင်တတ်တယ်လို့လည်းဆိုထားတယ်ဘယ်လိုပဲကြောကြောဒေါမနတလေးဝန်နေပြရလေးစိတ်ကလေးရင်ဖြစ်ပြီးတော့မှသံဝေကဖြစ်သွားမယ်ဆိုရင်လည်းကောင်းတာပါပဲအဲ့တော့ဒီကဘာမှာကျင်လည်ခဲ့ရတဲ့အယူတွေဟာညတပိတောင်ကြီးလောက်ရှိခဲ့ပြီဒါဒီနေ့အထိပဲအခုဒီဘဝကနေစပြီးတော့ဒီကဘာကြီးမပြတ်မချင်းနောက်ထပ်ကျင်လည်ရမယ့်ဘဝတွေမှာကျင်ရင်းတဲ့အယူတွေကလည်းနောက်ထပ်များသပိတ်တောင်ကြီးတလုံးကမကသေးဘူး။ဒါပုထုရှင်ဘောနဲ့ပဲသိသွားမယ်ဆိုရင်တော့အဲ့တော့ဒီတကဘာဒီကဘာလေးတစ်ခုလည်းမကူပါရှင်လည်းခဲ့ရတဲ့ဘဝတန်မြတ်ကြီးဘဝတွေကလည်းများလွန်လာပြီ။ရှေ့ဆက်ပြီးတော့သွားရမယ်ဘဝတွေကလည်းအယူတောင်လို့ပုံမှာဆိုတော့ညီငွေဖို့မကောင်းဘူးလား။တိတ်ကောင်းတယ်တိတ်ညီငွေဖို့ကောင်းတယ်။ဆရာတန်ဝေကညံဖြစ်ဖို့ဆိုတာလည်းအခုလိုဖျားဟောရတဲ့တရားဒေသနာလေးတွေဆင်ခြင်ပေးရတယ်နော်။ကိုယ့်ရဲ့လက်တွေ့ဘာမှာတွေ့ကြမယ်တဲ့အဖြစ်အပျက်ကိုဆင်ခြင်တာလည်းရှိရမှာပေါ့အဲ့တော့အတ္တိပုံသာတုတ်တန်ရဲ့အထိပယ်လေးကိုတို့ရင်းလေးမှတ်မယ်ဆိုရင်ဒီတစ်ကဘာအတွင်းမှာကျင်လည်ခဲ့ရတဲ့ခန္ဓာကိုယ်ရုပ်အလောင်းတွေကဖြစ်ပေါ်လာတဲ့အယူစုတွေကိုစုဆောင်သိသိထားမယ်ဆိုရင်စုဆောင်သိသိထားတဲ့အယူတွေကလည်းပျက်စီးမသွားပဲတည်ငြိမ်နေမယ်ဆိုရင်ဝေပုံလတောင်ကြီးလောက်ရှိပါတယ်တထုံကလူတွေနဲ့နှလုံးသွင်းရင်တော့ညာသီးတောင်ကြီးလောက်ရှိပါတယ်ဒီတရားလေးလည်းဆင်ခြင်ရမယ်အဲ့တော့တံဝေကဉာဏ်တော့ဖြစ်ပါပြီဖြစ်လာတဲ့တံဝေကဉာဏ်ဝိပဿနာအလုပ်အားထုတ်ကြတော့မယ်ဆိုတော့ဝိပဿနာအားထုတ်တာဘာအတွက်အားထုတ်တာလဲဆိုတော့အန္တရာမလသုတ်တန်ဆိုတဲ့သုတ်တန်ဤတစ်ခုကလည်းစိတ်ရဲ့အငြိအကြီးစိတ်ရဲ့မိတ်ပြဲစိတ်ရဲ့ရံသူစိတ်ရဲ့သူတ္တသမာစိတ်ရဲ့ဆန့်ကျင်ဘက်ဆိုတာလောဘဒေါသမောဟတို့ဖြစ်ပါတယ်ကဘာဒါသာမောဟစရာစိတ်ရဲ့အငြိအကြီးဆိုတာလူတိုင်းသိပြီးသားပါပဲနော်အဲ့ဒါလေးကိုပဲအန္တရာမလသုတ်တံမှာတော့အငြိအကြီးဆိုတာတွေမကတော့ဘူးမိတ်ပြဲတဲ့မိတ်ကောင်းမဟုတ်ဘူးမိတ်ပြဲရံသူတဲ့သူတ္တမားတဲ့ဆန့်ကျင်ပဲတဲ့အဲ့လိုဒိဗ္ဗလီနဲ့ဟောကြားထားတဲ့တလုံးကြီးတလုံးကြီးကိုချက်တည်းမစဉ်းစားမယ်ဆိုရင်အမှန်ကောင်းပါတယ်နော်အဲ့ဒါမိမိရဲ့စိတ်ဆင်မှာလောဘဒေါသမောဟဆိုတဲ့အငြိအကြီးတွေကဘာဝနာစိတ်မကိန်းဝတဲ့ချိန်တိုင်းမှာအများရမ်းပဲရှိနေပါတယ်။တရားဘာဝနာလို့အားထုတ်တယ်ဆိုတာစိတ်ရဲ့အငြိအကြီးလောဘဒေါသမောဟတွေကိုတန့်စင်ဆေးကြောတဲ့လုပ်ငန်းဖြစ်ပါတယ်။ နောက်အဲ့ထက်ကအန္တရာတပတ္တစိတ်ရဲ့ယံသူတဲ့စကလုံးလေးကလည်းကောင်းတယ်။ဒါကမှယံသူယံသူလို့ဆိုတဲ့နေရာမှာတကယ်ယံသူအစ်စ်ဟာဘာလို့လဲ။လောဘဒေါသမောဟလို့ခေါ်တဲ့စိတ်ရဲ့ယံသူကမှတကယ်ယံသူစေ။ကိုယ့်ကိုယ်ဒီဘောမှာဒုက္ခပြီးနေလူပုဂ္ဂိုလ်ဆိုတဲ့ယံသူဟာတကယ်တော့ကိုယ့်ရဲ့လောဘဒေါသမောဟကြောင့်ဖြစ်တာပဲနော်။ရုပ်တည်ကြည့်လိုက်တော့ဒီလူဟာငါယံသူဒီလူဟာငါ့ကိုဒုက္ခပေးမယ်လို့ဒီလိုငါရဲ့စူးကျိုးကိုပဲအမြဲတမ်းလူလာနေတယ်လို့ပြောရပါမယ်။သူဒီလိုကိုယ့်ရဲ့ယံပဲဖြစ်နေရတာဟာကိုယ်အတိတ်တုန်းကလောဘဒေါသမောဟကိုခြေခံပြီးတော့သူတစ်ပါးအပေါ်မှာယံပြုခဲ့လို့ပဲနော်။ကိုယ်ကသူတစ်ပါးကိုယံပြုခဲ့တော့ကိုယ့်ကိုလည်းယံပြုတဲ့ပုဂ္ဂိုလ်ပေါ်လာတာ။ဒီတော့ဒီပုဂ္ဂိုလ်ကတကယ်ယံသူအစ်စ်မဟုတ်ဘူး။ဒီပုဂ္ဂိုလ်ပေါ်လာခြင်းရဲ့အကြောင်းဖြစ်တဲ့လောဘဒေါသမောဟကမှတကယ်ယံသူအစ်စ်နော်။ဒါကြောင့်ဉာဏ်နဲ့သိတဲ့နေ့စဉ်ရည်ချိုးကြတယ်ခန္ဓာကိုယ်ရဲ့အညစ်အကြေးတွေကင်းစင်အောင်ရည်ချိုးကြတယ်ခန္ဓာကိုယ်ညစ်အကြေးကင်းစင်အောင်ရည်ချိုးကြတယ်လို့စိတ်ရဲ့အညစ်အကြေးတွေကင်းစင်အောင်လေဝိပဿနာရည်ချိုးရမယ်ဝိပဿနာလည်းအားထုတ်ရမယ်ရည်ချိုးတဲ့ရည်ချိုးတဲ့အဲ့ဒီအဆုံးမလေးကလုံးသွင်းပါဘိညာဉ်အန္တရာယ်ကြီးကြီးနဲ့ယန္တူကြီးကြီးကြီးနဲ့ဆိုရင်လေအင်းချနေယုံကာရမဏနိရှင်ညုံနဲ့မပြီးဘူးစိတ်ရဲ့ယန္တူဆစ်ဆစ်တဲ့လောဘဒေါသမောဟယန္တူကြီးကိုနေနေတက်ခရမယ်ဆိုတာနှလုံးသွင်းပြီးတော့ဒီလောဘဒေါသမောဟယံသူတွေအငြင်းကြီးတွေကောင်းဆောင်မလာဖို့အတွက်သမထဝိပဿနာဘာဝနာ2မျိုးနဲ့ဒီနေ့၄ရက်နဲ့ဘာဝနာ2မျိုးကိုအမြဲတမ်းအလင်းပင်းတက်တယ်လို့သမထဘာဝကိုသင်တော်တဲ့အချိန်သမထလေးပွားဝိပဿနာဘာဝကိုသင်တော်တဲ့အချိန်ဝိပဿနာလေးပွားပြီးတော့မိမိရဲ့စိတ်ကိုဘာဝနာနဲ့ထုံမှန်းထားရပါမယ်အဲ့ဒါနဲ့ဘာဝနာနဲ့ပတ်သက်တဲ့သုတ်တံနောက်ဆုံးနေနဲ့ပြောချင်တာကတော့စရသုတ်တံနဲ့အဲ့ဒီသုတ်တံလေးကတော့ဥစဉ်လိုအကျိုက်ဆုံးသုတ်တံလေးပါပဲဝိပဿနာအာထုတဲ့နည်းကတော့ဥစဉ်လိုသူပြောကြမျိုးတော့ဘူးနော်အချင်းချင်းလည်းမြဲပြီးတော့ဥစဉ်လိုထဲမပြောတော့ဘူးအာထုတဲ့နည်းကတော့သိပြီးသားပဲမဟုတ်လားသရဏ၆ပါးမှာအာယုံ၆ပါးပေါ်လာလို့စိတ်၆မျိုးဖြစ်တိုင်းဖြစ်တိုင်းတတိကံပြီးတော့ရှုမှတ်နေတာကိုဝိပဿနာလို့အာထုတယ်လို့ခေါ်ပါတယ်နော်မျက်စိနဲ့အစင်းနဲ့ဆုံတော့မြင်သိစိတ်ပေါ်လာတယ်အဲ့ဒီအချိန်မှာမြင်တဲ့သဘောတရားလေးကိုအာရုံပြုပြီးတော့မြင်နေမြင်တယ်လို့ရှုမှတ်ရမယ်သူတို့မိမိတို့ဆရာတော်နဲ့သင်ပေးတဲ့အချိန်ရုပ်အစင်းကိုကြည့်ပြီးတော့ရုပ်လို့မှတ်တာလည်းရှိတယ်မြင်သိစိတ်ကိုအာရုံပြုပြီးတော့နာလို့မှတ်တာလည်းရှိတယ်သူတို့ဖြစ်ပြဲလို့မှတ်တာလည်းမရှိဘူးလားသူတွေကတော့ဘယ်လိုပဲဆိုဆိုလူရင်းကတော့မြင်တဲ့သဘောလေးကိုသိနေဖို့အဓိကပဲနော်တရားအထုတဲ့နေရာမှာသဘောသိဖို့အဓိကပါပဲဒါအဓိကလေသဘောသိဖို့အဓိကပဲမြင်တယ်လို့ပဇက်ကတော့ညွတ်နေပါရဲ့ယုံနေလို့တော့ညွတ်နေပါရဲ့ဖြစ်ပြလို့တော့ညွတ်နေပါရဲ့ဒါသဘောမှမသိဘူးဆိုရင်တော့လေတရားဘာမှရမှာမဟုတ်ဘူးမြင်တယ်လို့မှတ်နေတာကမြင်နေတဲ့စကားလုံးကိုအာရုံပြုပြီးတော့ညွတ်နေရမှာမဟုတ်ဘူးမြင်တဲ့သဘောလေးကိုမြင်မှငါသိပါတယ်ဆိုတာကိုအတိအကျတဲ့သဘောနဲ့မြင်တယ်လို့ဆိုတာနော်မြင်တယ်လို့ညွတ်နေရမှာမဟုတ်ဘူးမြင်တယ်လို့မညွတ်ပေမဲ့လည်းမြင်တဲ့သဘောလေးမှာစိတ်ကလေးကန့်နေတယ်ဆိုရင်လည်းဒါလုံလောက်တာပါပဲအဲ့တော့မြင်တိုင်းမြင်တယ်လို့မှတ်လိုက်လို့ရှိရင်ဒီနည်းရဲ့ဉာဏ်အားလျော်စွာအခြေအနေအားလျော်စွာပေါ့တချို့ကလည်းမြင်ရအစင်းလေးအစင်းရုပ်ကလေးရဲ့သဘောကထင်ရှားမယ်တချို့ကြတော့လည်းမြင်တတ်တဲ့မျက်စိမလာတာရုပ်ကလေးရဲ့သဘောကထင်ရှားမယ်။တချို့ကြတော့လည်းမြင်သည့်စိတ်ကလေးရဲ့သဘောကထင်ရှားမယ်။ထင်ရှားရတဲ့ခုကိုအာရုံပြုပြီးတော့မြင်တယ်လို့မှတ်လိုက်ရမှာပဲနော်။မြင်နေတဲ့စကားလုံးထဲမှာမြင်ရအစဉ်ရုပ်တရားလည်းပါတယ်။မြင်တတ်တဲ့သက္ကုပ္ပါဒရုပ်တရားလည်းပါတယ်။မြင်သည့်စိတ်နံတရားလည်းပဲပါပါတယ်။အဲ့ဒီသုံးမျိုးလုံးကိုချုပ်ငုံပြီးတော့မြင်တယ်လို့ပြောထားတာနော်။မြင်ရင်တော့ပုဂ္ဂိုလ်စံအဲ့ဒီသုံးမျိုးတွေမကတော့ဘူးမြင်တာကိုမြင်လို့သိနေတဲ့စိတ်ကလေးတနည်းပြောတော့မြင်တာကိုမြင်တယ်လို့မှတ်နေတဲ့မှတ်သိစိတ်ကလေးကမသိဘူးလားသိသွားတယ်ညာနေတဲ့ချိန်မှာကဒီပိုင်းကိုသိမယ်မျက်စိပ္ပါဒါကိုသိမယ်မြင်သိစိတ်ကိုသိမယ်မှတ်သိစိတ်ကိုသိမယ်ဒီလိုကွဲနေတာညာကောင်းကောင်းတော့ဒီလိုမျိုးလုံးတစ်ပိုင်းနဲ့သိတယ်လို့တော့ဖြစ်နေတာနော်တကယ်တစ်ပိုင်းနဲ့သိရတော့မဟုတ်ဘူးအပြီးတော့သဘောရတော့တစ်ပိုင်းနဲ့မသိဘူးတုတ်တန်သဘောရကတော့တစ်ပိုင်းနဲ့သိသွားတာပါပဲနော်အဲ့တော့မြင်နေဆိုတာကမြင်နေဆိုတဲ့သဘောကြီးယူပြီးတော့ဒီတိုင်းကြီးတောင်ကြီးနေမှာမဟုတ်ဘူးမြင်တဲ့သဘောလေးကိုအာရုံစူးစမ်းပြီးတော့သိနေရမှာအဲ့ဒါတစ်ခုခုကိုမိအောင်သိနေစေပေါ့ဒီပိုင်းကမိရဲ့ဒီပိုင်းကမိအောင်ကြည့် သတုပဒါရမျက်စိတွေကဟိုဒီနေရာလေးကမြင်နေတာဆိုတဲ့သဘောလေးရှိတတ်တယ်မျက်စိချဲကြည့်နေမှာမဟုတ်ဘူးနော်အဲ့တော့မြင်တတ်တဲ့သဘောလေးဟိုဒီနေရာนี่လှမ်းလှမ်းပြီးတော့အရင်ကြည့်နေတာပါလားဒီနေရာလေးကလှမ်းလှမ်းပြီးတော့မြင်နေတာပါလားဆိုတဲ့သဘောလေးရှိတယ်အဲ့ဒီသဘောလေးကိုသိရင်လည်းအဲ့ဒီသဘောလေးအရင်ကြည့်ပြီးတော့မြင်တယ်လို့မှတ်နေရမယ်ဒါနဲ့တော့လေမြင်မှန်းပြီးတော့တဲ့မြင်သည်စိတ်ကလေးကိုသိတယ်ဆိုလေအဲ့ဒီစိတ်ကလေးအရင်ကြည့်ပြီးတော့မြင်တယ်လို့မှတ်နေရမှာပဲမြင်တယ်ဆိုတဲ့သကလုံးသုံးမှမှတ်တယ်လို့မဆိုလို့ဘူးနော်ပဲစကလုံးနဲ့သုံးတော့သဘောလေးသိနေဖို့အဓိကပဲအဲ့တော့မြင်ရင်မြင်တယ်လို့မှတ်ပြီးတော့ခုနရုပ်တရားနာမ်တရားတွေရဲ့သဘောလေးကိုသိနေတာကဝိပဿနာရှုပွားတယ်လို့ခေါ်ပါတယ်။ဉာဏ်ရင့်ကျက်သွားပြီဆိုရင်တော့မြင်စရာအစဉ်ဒီပိုင်းလေးကလည်းဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဒီမြင်ရကနေကြားသွားလို့ဖြစ်ချက်ကိုဆိုလိုတာမဟုတ်ဘူးနော်။မြင်ပြီးရကနေကြားသွားလို့တန်တတိတစ်ခုကြားသွားလို့အော်ခုနကမြင်နေတယ်အခုကြားသွားပြီဖြစ်ပြဒီလိုဆိုလိုတာမဟုတ်ဘူးနော်။တကယ်ဖြစ်တဲ့အစ်စ်ဆိုတာကမြင်နေစေခိုက်တာမှာကိုတခုပြင်းပြင်းတမြင်ပြီးတမြင်တမြင်ပြီးတမြင်ဒီလိုဆိုလို့တယ်တခုမြင်လိုက်တခုမြင်လိုက်အဲ့ဒါမြင်တာလေးပြတ်သွားလိုက်နောက်တစ်ခုထပ်မြင်လိုက်ပြတ်သွားပြန်လိုက်နောက်တစ်ခုထပ်မြင်လိုက်ပြတ်သွားပါလိုက်ပြတ်သွားပြန်လိုက်မြင်စက်ကလေးတစ်စက္ကန့်ဖြစ်နေတဲ့အချိန်မှာကမြင်စေမြင်တာနဲ့ပတ်သက်လို့ဒီပိုင်းကလည်းတခုပြီးတခုတခုပြီးတခုကြောင်းနေတာနော်မြင်သေးစက်ကလေးကလည်းတခုပြီးတခုတခုပြီးတခုကြောင်းနေတာအဲ့ဒီဖြစ်ချက်ကိုမြင်မှတကယ်ဖြစ်တဲ့အစ်စ်ပါအဲ့တော့ဉာဏ်ရှင်းသွားပြီဆိုရင်အစဉ်ဒီပါရုံရဲ့ဖြစ်ချက်ဉာဏ်တတ်တဲ့မျက်စိပဒါရလေးရဲ့ဖြစ်ချက်မြင်သိစိတ်ကလေးရဲ့ဖြစ်ချက်ဉာဏ်အုံမြင်လဲလို့မှတ်နေတဲ့အတွမဟုတ်အစဉ်ဒီပါရုံကိုသိနေတဲ့အသိစိတ်မျက်စိပဒါရကိုသိနေတဲ့အသိစိတ်မြင်သိစိတ်ကိုသိနေတဲ့အသိစိတ်အဲ့ဒီအသိစိတ်ကလေးရဲ့ဖြစ်ချက်ဒီလေးလေးရဲ့ဖြစ်ချက်ကိုကသိမသွားနိုင်ဘူးလားသိသွားနိုင်ပါလေအဲ့ဒီရှိရဖြစ်ချက်ကိုသိတဲ့ဖြစ်ချက်လို့သိတဲ့ဉာဏ်ကနောက်စိတ်ကတည်းကဖြစ်ချက်လို့တခါပြန်ရှုအောင်မှာနော်အဲဒီအချင်းပေါ်လေယုဒိယနန္ဒရီရဲ့ဖြစ်ပြဖြစ်ပြကိုမြင်ပြီးဆိုတော့ညာအကောင်းလာပြီဆိုရင်ဟောဖြစ်ပြီးခြင်းนี่လို့မမြဲပါလားမမြဲပါလားဆိုတော့ဗမာလူပါဠိလူဆိုတော့အိဋ္ဌာကဲထောက်ကြအောင်လေမမြဲပါလားဆိုတော့ဗမာလူပါဠိလူအိဋ္ဌာမကောင်းပါလားဆိုတော့ဗမာလူပါဠိလူဒုက္ခဆိုရင်ဒီရဆင်းရဲဆင်းရဲလို့ထင်နေတာနော်အလုံးတားလို့နာတာ၊ဒီမရဲလို့နာတာဒါမှဆင်းရဲတယ်ထင်တာမဟုတ်ဘူး။ဝိပဿနာနည်းပယ်မှာဒုက္ခဆိုတာကမကောင်းတာကိုပြောတာ။ဖြစ်ပြီးပြတ်သွားတယ်ဆိုမှတော့ကောင်းသေးလား။လူချင်းစရာရှိလား။နှစ်သက်စရာရှိလား။တိမ့်ထားခြင်းစရာရှိလား။အဲ့ဒီလိုလူချင်းစရာတိမ့်ထားခြင်းစရာမရှိလို့မကောင်းတဲ့သဘောကိုဒုက္ခလို့ခေါ်တာ။ဖြစ်တဲ့ဉာဏ်ရင်အိဋ္ဌာဆစ်ဆစ်ပေါ့လေဒီခန္ဓာတိုင်းမှာဖြစ်နေတဲ့အိဋ္ဌာဆစ်ဆစ်လေးကိုမြင်သွားပြီဖြစ်တဲ့ဆစ်ဆစ်ကိုမြင်သွားပြီဆိုရင်မမြဲပါလားဆိုတဲ့အိဋ္ဌာလည်းသိသွားတယ်။မကောင်းပါလားဆိုတဲ့ဒုက္ခလည်းသိသွားတယ်။မပိုင်ပါလားဆိုတဲ့မပိုင်ဘူးဆိုတာအနတ္တဖြစ်သွားပြီနော်။အဲ့တော့အိဋ္ဌာဒုက္ခအနတ္တကိုရှင်းရှင်းလေးပြောရင်မမြဲမကောင်းမပိုင်ပေါ့။မမြဲဆိုတာအိဋ္ဌာမကောင်းဆိုတာဒုက္ခမပိုင်ဆိုတာအနတ္တအဲ့ဒီရှိနေတဲ့စက္ကန့်နဲ့ဖြစ်ပြီးပြနေတာကိုမြင်ရတယ်ဆိုရင်မမြင်မကောင်းမပိုင်ဆိုတဲ့အိဋ္ဌသုက္ခနဲ့တဲ့လက္ခဏာ၃ပါးလို့ပိုင်နိုင်တော့ပါလေ။အဲ့ဒီအိဋ္ဌသုက္ခနဲ့တဲ့လက္ခဏာ၃ပါးကိုမြင်နေဉာဏ်နဲ့အာကောင်းတဲ့အာကောင်းကောင်းချိန်မောင်းရာကဏ္ဍထောင်ကဏ္ဍတောင်ကဏ္ဍပင်ကဏ္ဍဂရေကရာချီပြီးတော့ရက်ဆက်လက်ဆက်နှစ်ဆက်အထုသလိုပါရမီတွေပြည့်သွားပြီဆိုတဲ့တနည်းတော့မဉ္ဇဉ်ကုန်ရင်ဆက်ရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားမှာပါပဲ။ဒါကမြင်တာနဲ့ပတ်သက်လို့ရှိတဲ့နမူနာတစ်ခုပြောတာပါ။ဉာဏ်တစ်ခုနမူနာရရင်ကြားတာနာနာစားတာခိတာသိတာနမူအကုန်လုံးအတူတူကြီးပါပဲနော်ကြားလို့ရှိရင်ကြားတယ်မှခုနသဘောတူကိုတည်အောင်အာယုံပြုနာရင်နာနေမှစားရင်စားတယ်မှသိရင်သိတယ်မှတည်ရင်တည်တယ်မှဒါကဒွါရဆက်ပိုင်းနဲ့ဆွဲလိုက်တာပေါ့အသေးစားဆွဲလိုက်တော့ကိုရင်ကိုရမှစားရင်စားတယ်မှခြေရာလို့ညာတော့နာရင်နာနေမှသမင်းစားတဲ့အခါသမင်းလုံးယူတော့ယူတယ်မှဝါတော့ဝါတယ်မှယူတော့ယူရမှတုံးကြီးအကြီးနေတိုင်းပြင်ဝင်နေတာပဲဝတ်တော့ဝတ်တယ်မှဒါကအကျဉ်းပြက်ကဝတ်တော့ဝတ်တယ်မှဆိုတာလုံကြီးပြင်ဝတ်တယ်ဆိုရင်ဘယ်သူမှခွဲလုံးကျွတ်တယ်လို့ဝတ်တာမရှိပါဘူးနော်ဖြီးရသေးတဲ့အရင်ဆုံးအဲ့ဒါဖြီးခြင်းနဲ့စိတ်ကစားမှဖြီးခြင်းနဲ့ဖြီးခြင်းနဲ့တုံးကြီးလေးကဝတ်ထားရကနေဖြီးတော့ဖြီးတယ်ဖြီးတယ်ဒါဆလုံးမချင်းနဲ့မှတ်နေမှာမဟုတ်ပါဘူးပြောတော့ကြားနေတာတကယ်မှတ်တော့ခဏပါပဲနော်ဒီကမှမှတ်ရင်တော့ဆလုံးမချင်းမှတ်ချင်းမှတ်ဖို့ဒါလည်းပဲအလေးကြီးမရှိသေးတဲ့လူတို့ကပြောတာပါတကယ်ရတဲ့တရားဆိုတာငကုန်းဤငကုန်းသားတိုင်းနေပြီးတော့မှတ်ရမှာပဲနော်ငကုန်းဤငကုန်းသားတိုင်းနေသွားပြီးတော့မှတ်ရမှာတရားအထက်ကပါပုံစံမျိုးပြောင်းလိုက်စရာမလိုဘူးနော်တိုးတော့လည်းပဲအလေးကြီးအားနေတဲ့အခါမှာထင်ရှားအောင်ဆိုပြီးတော့ဖ စီဗီလေးမှန်းပြီးတော့သင်ပေးရတာပါ။ပိုင်နိုင်တော့ဖြည်းဖြည်းလေးလိုညံ့ညံ့လေးလိုတတိကဖို့ထိကပါပဲ။အဲ့လိုလုံကြီးဖြည်းဖြည်းမှတ်ဖို့ဖြန့်ဖြန့်နေမှပြန်ဝတ်တော့ဝတ်တယ်မှအဲ့ဒီလိုမှတ်သွားမှာပဲ။အင်းကြီးကျေတီတက်တာဝတ်တာနီးတူပါပဲ။ခဏကိုချွတ်လိုက်တာခဏကိုပြန်ဝတ်တာမျက်မှန်ချွတ်တာမျက်မှန်တက်တာတနည်းတော်မှလုပ်နေတဲ့မူရည်တွေအများကြီးရှိတယ်။ပြီးတဲ့အချိန်မပေးနိုင်တော့မှဝိပဿနာလို့အားမထုတ်ဖြစ်ဘူးဆိုတာမရှိစေရဘူး။သူတို့ကအချိန်မပေးနိုင်ရင်ရပါတယ်ဆိုရင်ကောင်းစင်နေတဲ့တောင်တရားတခုဟောကျင်နေတာနော်။ကြောင်းကြီးနေတဲ့တနေ့ကျတော့ဟောဥမှာပါ။အချိန်မပေးနိုင်ရင်ရပါတယ်။ဝိပဿနာအားထုတ်တာကနိုင်ဝက်တနိုင်တည်ကြကြီးအချိန်ပေးမှရလို့မဟုတ်ဘူး။ခုစားတာတောက်တာဆိုတာကတရားအားထုတ်မယ်ဆိုတာမှအချိန်ပေးရတာဟုတ်ရဲ့လား။တရားအားမထုတ်လည်းမစားဘူးလား။နေတိုင်းစားနေရ။ဒါစားရင်စားနေမှမယ်ဆိုရင်နေတိုင်းတရားအားထုတ်ပြီးတော့ဖြစ်တယ်နော်။နေတိုင်းမဆုံဘူးလား။ကျေစနလည်းခုနကဒါနကတပိုင်းတကနာဒါနနဲ့ပြီးသွားလို့ဒါနက9မိနစ်ဆိုရင်9မိနစ်လုံးကြီးတွေးနေတာမလို့ဒါနလေးအရင်ဆုံးပြီးဆိုတဲ့အခါကျတော့ဆွနေတဲ့စိတ်ကိုဆွနေတဲ့မှဆွနေတဲ့မူရကိုဆွနေလို့မှအနန္တရိနံတော့လေနာနေလို့မှပေါ့အိမ်မှာလည်းတော့ရှိကြဆုံးတာရှိကိုမရှိဘူးရေအိမ်ငန်းထဲမှာပฏิပ္ပံ၄ပါးအစုံရတယ်နော်ရေအိမ်ငန်းထဲမှာဝိပဿနာဉာဏ်နဲ့လည်းဖြစ်နိုင်တယ်မဉဏ်ဖုံဉာဏ်နဲ့လည်းဖြစ်နိုင်တယ်ရေအိမ်ထဲမှာအတိပ္ပံဝိပဿနာနည်းနဲ့ရှုမှတ်ပြီးတော့ဆက်သွားလို့ယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တောင်မှမရှိမတွေ့နိုင်ပါဘူး။သူတွေကသင်္ဍာကတရားဥပဒေနဲ့ရတယ်ဆိုတာသိမြင်ခွင့်မျက်စိမိတ်ခါဆက်ပြီးတော့ထိုင်နေတဲ့ဇာတ်မှာတိုင်းကနေတိုင်းကနေရတယ်ထင်တာမဟုတ်ဘူးနော်။အပေါ်ကသွားရင်လည်းယန္တာဖြစ်တဲ့လူတွေပုဂ္ဂိုလ်တွေရှိတယ်။ရှင်ကြီးဆိုရင်လည်းတရားယန္တာဖြစ်တဲ့ပုဂ္ဂိုလ်တွေရှိတယ်။ဆန်းဆိုင်နဲ့လည်းယန္တာဖြစ်တဲ့ပုဂ္ဂိုလ်တွေရှိတယ်။ဘင်္ဂလိပြင်ဝင်နေတဲ့လည်းယန္တာဖြစ်တဲ့ပုဂ္ဂိုလ်တွေရှိတယ်။ခြေရောက်ရည်စည်နေတယ်ယန္တာဖြစ်တဲ့ပုဂ္ဂိုလ်ရှိတယ်ခြေရောက်ရည်စည်ယန္တာဖြစ်တာဘုသူတို့အမျိုးသမီးတွေကပဲပတ္တာစာရီနော်အဲ့ပတ္တာစာရီကိုလည်းခြေစည်ရင်းမှတ်တဲ့ကနေဝိပဿနာရှိပြီးတော့ယန္တာဖြစ်သွားတာပါဒါကြောင့်မလို့တရားဥပဒေနဲ့ရတယ်ဆိုတာမျက်စိမိတ်ဖားဆန်ပြီးထိုင်နေမှမဟုတ်ဘူးဒီအပုံလေးပါလို့မှာဘာအပြုမူကိုပဲပြုနေပြုနေရရှိဆောင်တယ်ဆိုတာကိုသဘောပေါက်ပြီးတော့ဒီနဲ့အချိန်ပေးပြီးတော့အာမထုတ်နိုင်တောင်းမှသွားရင်လာရင်စားရင်တောက်ရင်နေရင်ထိုင်ရင်ပြောရင်ဆိုရင်နဲ့အာထုတ်နိုင်ပါလေ။အဲဒီလိုအာထုတ်မှလည်းတကယ်တရားအာထုတ်တဲ့ပုဂ္ဂိုလ်လို့ခေါ်ပါလေ။ယောဂီအစ်စ်ဆိုတာကစားရင်လာရင်စားရင်တောက်ရင်အာထုတ်တဲ့ပုဂ္ဂိုလ်ကိုမှယောဂီအစ်စ်လို့ခေါ်တာ။အစ်စ်လို့ယောဂီအစ်စ်လို့ခေါ်တယ်ဆိုတာလည်းယဉ်ကျေးတာမဟုတ်ဘူး။ခုခေါ်သူတွေကပြန်ဟောတဲ့ဆရာတုတ်တံမှာအဲဒီတိုင်းပြင်ကြားထားပါလေ။ဆရာတုတ်တံမှာဆရာတို့ဓမ္မပါကြလဲဆိုတော့ဆရာဆရာသွားတာကိုပြောတာသွားရထိုင်လျောင်းဒီရဲ့ဘုလိုကနဲ့ပတ်သက်ပြီးတော့ပြောထားတယ်ယောဂီပုဂ္ဂိုလ်ဟာသွားနေစဉ်မှာကာမဝိတ္တေ၊ဇာဘာရဝိတ္တေ၊ဝိဟိန္ဒာဝိတ္တေကာမဝိတ္တေဆိုတာကာမဂုဏ်ကျန်စီတာဇာဘာရဝိတ္တေဆိုတာသူတစ်ပါးသူကိုကျန်စီတာဝိဟိန္ဒာဝိတ္တေဆိုတာသူတစ်ပါးကိုမြင်မှတ်နေစေဖို့ကျန်စီတာအဲ့သွားနေရင်လည်းအဲ့ဒီဝိတ္တေဆိုတဲ့မျိုးပြောထားတယ်ဆိုရင်သွားနေရင်းနဲ့ပဲအဲ့ဒီဝိတ္တေဆိုတဲ့မျိုးကိုပယ်တာရပယ်တာလိုက်ပါအဲ့ဒီလိုပယ်တာနိုင်မှအဲ့ဒီပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်ကိုဝိညာဉ်ရှိတဲ့ပုဂ္ဂိုလ်လို့ခေါ်နိုင်ပါတယ်ဝိတ္တေဝိတ္တေနဲ့ပြောရရှုပ်နေတယ်ရှင်းရှင်းလင်းလင်းပြောရင်သွားနေခြင်းမှာကိလေသာဖြစ်တယ်ဆိုရင်အဲ့ဒီသွားနေခြင်းဖြစ်တဲ့ကိလေသာကိုသွားနေခြင်းနဲ့တခါတည်းပယ်တာနိုင်မှအဲ့ဒီယောဂီပုဂ္ဂိုလ်ကိုဝိညာဉ်ရှိတယ်လို့ခေါ်ပါတယ်ရနေတော့ကိရိတာချင်းရင်ရနေတဲ့မှာပဲကိရိတာကိုပယ်တတ်နိုင်မှအဲ့ဒီပုဂ္ဂိုလ်ကိုဝိညာဉ်ရှိဘူးလို့ခေါ်တယ်။ထိုင်နေတဲ့မှာကိရိတာချင်းရင်အဲ့ဒီထိုင်နေရင်းနဲ့ပဲကိရိတာကိုတခါတည်းပယ်တတ်နိုင်မှဝိညာဉ်ရှိတဲ့ပုဂ္ဂိုလ်ကိုခေါ်တယ်။ယောဂီအစ်စ်လို့ခေါ်တယ်။လျောင်းနေတဲ့မှာကိရိတာဖြစ်ပေါ်လာရင်အဲ့ဒီကိရိတာကိုလျောင်းနေရင်းနဲ့တခါတည်းပယ်တတ်နိုင်မှအဲ့ဒီပုဂ္ဂိုလ်ကိုဝိညာဉ်ရှိဘူးလို့ခေါ်တယ်။ယောဂီအစ်စ်လို့ခေါ်တယ်။ဒီလိုတော့တိတ်ကြိုက်တဲ့ဒီတုတ်တန်လေးကိုသွားရထိုင်နေဣရိယာပုတ်၄ပါးလုံးမှာဖြစ်လာတဲ့ကိရိတာကိုဖြစ်စဲမှာတခါတည်းတတ်ပါသွားရုံကိရိတာချင်းသွားရုံတခါတည်းတတ်ဆရာရှိတဲ့နေရာမှာငါအရင်ကိရိတာတတ်မယ်လို့အကျဉ်းမထားနဲ့တဲ့ရန်နေရုံကိရိတာချင်းရန်နေရုံတခါတည်းအရင်ကိရိတာတတ်ပါအဲ့ဒီကိရိတာမပေးသေးရင်မထိုင်နိုင်ဘူးဆိုလိုတဲ့အတိတ်ပဲနော်အဲ့ဒါထိုင်နေရုံကိရိတာချင်းအဲ့ဒီကိရိတာထိုင်နေရုံတခါတည်းပြအောင်တတ်မတတ်မရခင်တခါတည်းပြအောင်လုပ်နော်ရက်တဲ့ဒီပါမသွားစီနဲ့ ဖရာကလည်းဒီပါမသွားစီနဲ့တင်းနေပေမဲ့တရားနေပြီးမိတဲ့ဒီပါမသွားစီနဲ့တကယ်တမ်းလဲလျောင်းနေရင်နဲ့ဒီလိုသာဖြစ်တဲ့ဆိုရင်လည်းလျောင်းရင်းနဲ့တစ်ခါတည်းပြောတတ်လိုက်ပါဘလောက်ကောင်းတာလဲနော်တရားနာပြီးတော့ကြိုက်မကြိုက်မသိဘူးလေတော့ကိုကိုကြိုက်တာကိုဟောရတာလေဆရာတန်းစိတ်ကောင်းတာပဲနော်ယောဂီပုဂ္ဂိုလ်လက်ဆွဲထားရမယ်ထုတ်ကြမှာပဲအဲ့တော့ဒီလိုကြီးထိုင်မှမဟုတ်ဘူးတဲ့အဲ့အဲ့ဒီမှာဆရာတော်ဘိက္ခုနောဘိက္ခုနောယဟန်ဒီယဟန်မှာမဟုတ်ဘိက္ခုနောယောဂီပုဂ္ဂိုလ်ဒီဆရာတော်သွားနေစဉ်သိတတ်တာသိတတ်တာရနေစဉ်နိဗ္ဗိနတ္တဆိုင်နေစဉ်သယာနတ္တလျောင်းနေစဉ်သိတတ်တာဆရာတော်စားတဲ့ပါဠိတော်တွေကိုမြမပြန်ကျမ်းနေမှာသတ္တပိုင်ကဏမြမပြန်ကျမ်းနေမှာဘယ်လိုနဲ့ပြောဆိုရင်ဆရာတော်သွားနေစဉ်နဲ့သိတတ်တော်သိတတ်တာရနေစဉ်နိဗ္ဗိနတ္တဆိုင်နေစဉ်သယာနတ္တလျောင်းနေစဉ်အဲ့ဒါလေးကိုကြည့်ပြီးတော့တရားအထုတ်တဲ့လူကနှစ်မျိုးရှိတယ်တဲ့နေစဉ်အထုတ်တာရေနေစဉ်အထုတ်တာရေဘယ်နှမျိုးရှိတော့တရားအထုတ်နေနှစ်မျိုးရှိတယ်နော်နေစဉ်အထုတ်နေရေနေစဉ်အထုတ်နေရေနေစဉ်အထုတ်တယ်ဆိုတာကဒီနေ့ကို15မိနစ်နိုင်ဝက်တနိုင်အချိန်လေးတတ်မှပြီးတော့အဲ့ဒီအချိန်လေးမှာတရားအထုတ်တယ်တတ်မှတ်ရတဲ့အချိန်ပြီးလို့ကြီးကြီးကောင်ကောင်ပြန်လဲဝင်ပြီးတော့ကမ္မထမ်းကိုခေါင်းနဲ့ကိုမထဲတော့ဘူးအဲ့ဒီပုဂ္ဂိုလ်ကတော့အဲ့ဒီပုဂ္ဂိုလ်ရဲ့အာထုံကိုဘာလို့ခေါ်တော့နေစဉ်အာထုံကိုခေါ်တယ်နေစဉ်အချိန်အပိုင်းကြီးတော့အာထုံလို့နေစဉ်အာထုံကျေလို့ခေါ်တယ်မှားကြတဲ့အဲ့ဒီနေစဉ်အာထုံဆိုတဲ့နေရာမှာလေဝင်ရွှေလေးမှတ်တဲ့ဆင်းဝင်နေခြင်းဆက်နေခြင်းစိတ်ပြန်နေတဲ့ဆိုတဲ့ပြန်နေနေခြင်းနေခြင်းကိုအာထုံတာပါပဲနော်ဒါပေမဲ့နေခြင်းတိုင်းနေခြင်းတိုင်းကိုလိုက်အာမထုံတဲ့အတွက်ကြောင့်သူ့ကိုနေစဉ်အာထုံတယ်လို့ခေါ်တယ်အဲ့တော့ဒီကအချိန်ပေးနေတယ်ဆိုရင်လည်းဒီကအချိန်ပေးတဲ့အချိန်မှလည်းအထုတ်တယ်အချိန်မပေးနိုင်ဘူးဆိုရင်လည်းဒီကအချိန်ပေးတဲ့အချိန်မှမထိုင်တော့ဘဲနဲ့သွားရင်လာရင်သွားနေခြင်းရက်နေခြင်းထိုင်နေခြင်းလျောင်းနေခြင်းကိုယ်နေခြင်းဆက်နေခြင်းစားနေခြင်းတောက်နေခြင်းဆွန့်နေခြင်းယိုနေခြင်းအဲ့ဒီနေခြင်းတိုင်းနေခြင်းတိုင်းမှရှုမှတ်သွားတဲ့ပုဂ္ဂိုလ်ရဲ့အထုတ်မှုကိုကြတော့နေခြင်းအထုတ်မှုအောက်ကမြင်မပါတော့ဘူးနော်အဲ့တော့ဒီကအချိန်ပြီးပြီးအထုံနေပုဂ္ဂိုလ်ကလည်းဒီကအချိန်ပြီးတဲ့အချိန်မှလည်းအထုံဒီကသတ်မှတ်ရတဲ့အချိန်မှလည်းအထုံရမယ်။တရားထိုင်ဆုံးတော့မယ်ဆိုကြတဲ့သူကလည်းဖြုတ်နေခြင်းကမလာဘူးလား။အဲ့တော့ဖြုတ်နေခြင်းမှလည်းမတရားခြင်းရွက်ခြင်းနဲ့မှရက်တော့ရက်တဲ့ဆက်ပြီးလူဆုတ်သွားမှာနော်။တရားထိုင်ဆုံးကြီးကြီးလေးခောက်ပြီးတော့ဒိုင်းကလေးဖြာပြီးအမှတ်ပြီးမှမပါတတိတိမပါတရားသွားမှာမဟုတ်ဘူး။ရက်ပြီးတော့ဆရာကနေကနေထွက်သွားတော့လမ်းလျှောက်တော့လည်းလမ်းလျှောက်နေခြင်းသာရတော့ကြည့်စမ်းတော့ဒီနေစဉ်ချက်နေစဉ်ပြုတ်နေစဉ်ရှုံနေစဉ်ဖုတ်နေစဉ်စရရချင်းနေစဉ်တိုင်းနေစဉ်တိုင်းမှာတတိကျပြီးတော့ရှုမှတ်သွားရမယ်။အဲ့ဒါကိုဘာအထုတ်တယ်လို့ခေါ်တော့နေစဉ်အထုတ်တယ်တရားနာမိတာကနေစဉ်အထုတ်မှလားနေစဉ်အထုတ်မှလားဟောဟောရလားဘုန်းကြီးမျိုးဖြေတာမဟုတ်လားအခုတရားနာနေစဉ်ကိုအားထုတ်ရမှာပဲနော်အားထုတ်ရမှာဆိုတော့ခွန်ကြီးကလည်းဘာမှနားမဆောင်တဲ့ရှိရှိရှိရှိနဲ့ချမ်းမြန်မှပြောတာမဟုတ်ဘူးတရားသိတဲ့ကိုယ်လေးတစ်ဖက်ကနေလုံးသွင်းတစ်ဖက်ကလည်းတတိလေးကတ်ထားအတန်ကုန်တတိကတ်ထားလို့ရတယ်ဆိုင်ကြီးနဲ့မူရတတိကတ်လို့ရတယ်ဆိုင်နေရင်လည်းဝေဒနာကြီးဖြစ်တယ်လို့တတိကတ်လို့ရတယ်တရားကိုနှလုံးမသွင်းမဲ့နားလိုက်နားတယ်နားတယ်ဒါကြောင့်မှတ်နေရမှာကိုဆိုလိုတာမဟုတ်ဘူးနော်တရားအားထုတ်တယ်ဆိုတာကကြည့်တယ်လို့လို့နဲ့မကြည့်ရဘူးမကြည့်တယ်လို့နဲ့လည်းကြည့်ရအဲ့ဒါမှတရားအားထုတ်တယ်လို့ခေါ်တယ်မကြည့်တယ်လို့လည်းမကြည့်ရင်လည်းဘာမှမသိတော့ဘူးပေါ့ကြည့်တယ်လို့လည်းကြည့်ရင်တော့လည်းငပူရောတွေထောင်ပြီးတော့ပြမောင်ကြီးတွေကိုယ်ကအာမီကျုပ်ပြီးတော့တင်းပြီးတော့အဲ့လိုကြည့်နေကြတယ်နော်အဲ့ခုတရားနာနေတယ်ဆိုတော့တရားနာနေနဲ့ကြည့်တယ်လို့ကြည့်တယ်ဆိုရင်ကြားတယ်ကြားတယ်ကြားတယ်နဲ့ကမှတ်နေတယ်လို့ဥစဉ်လို့ပြောရတယ်သိပါအောင်မလားမသိဘူးဥစဉ်ပြောတာကလည်းတစ်ဖက်ကနားထောင်နားထောင်ရင်လည်းတတိလေးကတ်တာဒီလိုဆိုလိုတာနော်ခုလိုအကြောင်းအရာတွေဒီကနေ့ချက်လက်တွေကိုနှလုံးသွင်းရတဲ့အခြေအနေကတော့မှတ်ဖို့တော့တိတ်တော့မလွယ်ဘူးပေါ့မလွယ်ဘူးဆိုတော့မှတတိယတော့ကတ်ထားရတယ်ဟောတဲ့လူကလည်းတတိလေးကတ်ထားတယ်ငါးပါးကြီးပြောနေတယ်လေပြောတဲ့နာရီပြောတာဟုတ်ရင်လည်းမပြောတဲ့နာရီမပြောပြောနေတာများလားနာရီကလည်းဘယ်လောက်ရှိသလဲပေါ့ဒါလည်းကြည့်အောင်မပြေးတတ်ကြတော့ကြနော်အဲ့တော့ဒီမှာထိုင်နေရတယ်မလုံးမဖြတ်ထိုင်နေစင်းလေဝေဒနာလေးကြီးရှိနေတာပဲနော်ခုံကြီးငြိမ်နေလို့ဘာမှမနာဘူးလို့မထင်နဲ့ဟုတ်လားကိုယ်တရားထိုင်တယ်ခြေရောက်ကလည်းဖြန့်ထိုင်တာလို့မရဘူးဖြန့်ထိုင်ရတာဆိုတော့ဝေဒနာကရှိတယ်ဒီဝေဒနာလေးလည်းတတိကတ်ထားလို့ရတယ် ပြောနေတဲ့အတန်းလေးတွေပြောနေတဲ့စိတ်ကလေးတွေဒါလေးတွေသတိကြတာလို့မရဘူးလားဒါကြောင့်ဟောနေစဉ်နာယူနေစဉ်အဲ့လိုနေစဉ်တိုင်းနေစဉ်တိုင်းမှာရနိုင်ရညာပေါ့နည်းနည်းရတဲ့နေစဉ်နဲ့ညာညာရတဲ့နေစဉ်ဒါမျိုးတော့ရှိမှာပေါ့နော်အဲ့တော့လမ်းလျှောက်တဲ့ဆင်းလေကြည့်တယ်လို့နဲ့ကြည့်ပြီးတော့စူးတက်ပြီးတော့စမ်းနေလို့မှတ်ချက်လိုက်တော့စီရင်နဲ့စမ်းလို့တော့မရတော့ဘူးအစမ်းနေလို့မှတ်နေတယ်မှာစူးတက်ပြီးတော့ကြည့်တယ်လို့နဲ့စိုက်ကြည့်နေလိုက်ချလို့ကိုမရတော့ဘူးအပေါ်မှာဒီတိုင်းဒီတိုင်းလေးကြီးဖြစ်နေမှာနော်ကျလာခြေတော်လှမ်းတဲ့အလုပ်ကိုလည်းကိုယ့်ကိုယ်လုံးလုံးနေတဲ့တစ်ခါကလည်းစာမရွက်ကြည့်နေတယ်ကြည့်ရမှာနော်အဲ့တော့လှမ်းတာကိုလှမ်းနေလို့ဒါစူးစားကြည့်တော့ရှေ့ဆက်လှမ်းလို့မရတော့ဘူးကွက်ချီလှမ်းတဲ့အလုပ်ကြီးလောရအောင်လှမ်းနေတယ်လှမ်းနေတယ်လှမ်းနေတယ်ဆိုတာယူကိုလည်းကြည့်တယ်လို့လည်းကြည့်ပြီးစိုက်မှတ်လိုက်လို့ရှိရင်ဟိုကလှမ်းနေဟာမလာတော့ဘူးကြည့်ကျင်နေတဲ့ညက်ပြီးတော့အဲ့ဒီမှာခတဲ့ရလားအဲ့လိုဖြစ်နေမှာနော်ဒါကြောင့်ဝိပဿနာဆိုတာဘယ်လိုလဲတော့မကြည့်တယ်လို့နဲ့လည်းကြည့်ရတယ်ကြည့်တယ်လို့နဲ့လည်းမကြည့်ရဘူးအဲ့ဒါမှဝိပဿနာလို့ခေါ်တာနော်အဲ့ဒါဆရာတုံတန်လေးကအမတန်ကောင်းပါတယ်သွားနေစဉ်ရက်နေစဉ်ခြိုင်နေစဉ်လျောင်းနေစဉ်ကိုင်းနေစဉ်ဆန့်နေစဉ်ဒါကရုပ်ပိုင်းနေဖြစ်နေစိတ်ရင်းကြတော့လေလောဘဖြစ်နေစဉ်ဒေါသဖြစ်နေစဉ်ပေါ့နော်လူရင်းနေစဉ်နှစ်သက်နေစဉ်တက်မဲ့နေစဉ်တရိယာနေစဉ်စိတ်ဆိုးနေစဉ်စိတ်တူနေစဉ်ဒေါသထွက်နေစဉ်အဲ့ဒီစိတ်ကောင်းနေခြင်းဒီနေခြင်းတွေမှာမှတ်သွားရမယ်။တရားထိုင်နေခြင်းတော့မှတ်ပါရဲ့။ကျန်နေခြင်းတော့ဒေါသကထိန်းလို့မရဘူးဆိုရင်တဘာဝကြပါအောင်မလား။ရှုတရားတော်ကလည်းခဏခဏလျှောက်တယ်ရှင်ပြတဲ့ဒီလိုရတဲ့အခုယောဂီကြီးတဲ့တရားကဈိတာကဝင်တဲ့ဒေါသကြီးကြတယ်လည်းမပြောပါနဲ့တော့။ဈိတာမဝင်ခြင်းကဒီလောက်တောင်ဒေါသမရှိဈိတာထွက်လာမှပိုတောင်ဆိုးလာပြီးတယ်။အဲ့ဒါဘာကြောင့်လဲတရားတကယ်အမှုထုတ်လို့နော်။ခုဆရာတက်တာမှာတရားအထုံကြီးပြီးပြီလား။ဘယ်နည်းအထုံကြီးနဲ့ထွက်ရမှာလဲတို့။နေစဉ်အာထုံနေနေအာထပါမယ်စိတ်မတူပါဘူးမဆိုလို့အနာဂံရဟန္တာမဖြစ်တဲ့စိတ်တို့မှာပဲဒေါသဖြစ်မှာပဲအကြောင်းကြီးရင်စိတ်တို့ရတဲ့ဆက်ချင်းရှိမှစိတ်ဆိုးရတဲ့ဆက်ချင်းရှိမှစိတ်ကောက်မဲ့ဆိုတဲ့ဆက်ချင်းရှိမှအဲ့ဒီလိုရှိမှတော့ရမယ်ဓမ္မတရားထုတယ်လို့ခေါ်တာနော်တရားရှိတင်မြှင်ခွေမျက်စိမိခါကြီးဆန့်ပြီးတော့ထိုင်တော့တော့ရှုချက်ရှိခဲ့နဲ့ချပါရဲ့ပြီးတဲ့ပြီးရောဘာမှတိရှိမှဘူးနှလုံးမသွင်းဘူးဆိုရင်ဒါတရားထုတ်တယ်လို့မခေါ်တော့ဘူးနော်အဲကြောင့်အဲ့ဒီဆရာတုတ်တန်ဆုံးမလေးကိုလည်းဒီကောင်းချုပ်မှတ်ထားရမှာပေါ့အဲ့တော့ဒီတရားတော်ကြီးကိုကြည့်လိုက်တယ်ဆိုရင်ပဲခိုးဆုံးကြတာဟောတဲ့တရားတွေဟာအလင်းတရားတွေဆိုတာမပေါ်လွင်ဘူးလားပေါ်လွင်ပါလေဒါနသီလဘာဝနာရောသူတို့ရဲ့ချမ်းသာတပ်ပွင့်ဖြစ်တဲ့တောင်းဝိဇ္ဇာဉာဏ်လေးတွေ့ရောအမတန်ကောင်းတဲ့တရားတော်တွေဖြစ်ပါတယ်အဲ့တော့ပထမဆုံးဟောခဲ့တဲ့မေတ္တာသုတ္တမှာကောင်းမှုကုသိုလ်တွေမကြောက်နဲ့ဆိုတဲ့တရားရယ်ညီကုန်းထုတ်ခဲ့တဲ့ဆရာသုတ္တံကသွားရင်းလာရင်လုံရင်းကြိုင်နဲ့လေရှုမရမယ်ဆိုတဲ့အကြောင်းလေးတွေကိုသံဃာလေးတွေဆိုကြရင်ကောင်းမယ်။သံဃာကလည်းတမောကဆင်းလာရင်လမ်းပေါ်ရက်တာဆိုတော့ဘယ်အစားမှတော့မသိဘူး။ဆိုလိုက်ကောင်းမှုဆိုတာဒုက္ခပါကြောက်တာမနေလင်ကောင်းမှုဆိုတာဒုက္ခပါကြောက်တာမနေလင်မနေနှင်းမုံတော့မနေလင်ကောင်းမှုဆိုတာဒုက္ခပါကြောက်တာမနေလင်းဒါကပထမဆုံးသုတ်တန်လေးပထမဆုံးထုတ်ပြတဲ့သုတ်တန်လေးရဲ့အဆုံးမှာနောက်ဆုံးဆရာသုတ်တန်ကကြတော့ဆရာမှာသွားစေပေါ်လာကြည်လေသာသွားရငိမ့်စီတင်သွားစေပေါ်လာကြည်လေသာပေါ်လာနေဖြစ်လာနေဆိုပေကောင်းမလဲမသိဘူး။သွားစေဖြစ်လာကိလေသာဖြစ်လာလို့ဆိုရင်ကောင်းမယ်တင်တယ်နော်။ဆိုလိုက်သွားစေဖြစ်လာကိလေသာသွားရငိမ့်စေတင်ဆိုလိုက်သွားရနေစီတင်နော်သွားစေမှကြည့်ရတာချင်းသွားတော့တခါတည်းငင်းအောင်လုပ်ပါတဲ့ရက်တုံထိုင်တုံလျောင်းတုံနီးယူပဲကွက်ကိုဆောင်ဖို့ဆိုလိုက်ပေါ့နော် ကိုယ်မှာကိုယ်အရသံဘုံလေးချီချီကြီးဆိုလိုက်ဉာဏ်သေးဆိုတဲ့ဒီတိုင်းပဲပေါ့နော်ဉာဏ်သေးချက်လာကိလေသာဉာဏ်ရာဉာဏ်စီသိဉာဏ်နေတော့ကိလေသာချင်းဉာဏ်နေတော့တခါတည်းဉာဏ်အောင်လုံးချက်ချင်းရှုမှန်းလို့ဆိုလိုပါတယ်နော်ဉာဏ်နဲ့မဉာဏ်ကနောက်ပိုင်းကျိုးပဲရှုမှတ်ဖို့ကကိုယ်တာဝန်အဲလိုအပ်ခြင်းအလင်းစိတ်တမန်ဖြစ်တဲ့ခုံးစုပ်တရာရင်အကြောင်းမှတ်သားထားရမယ်အဲ့တော့ဒီမြတ်စွာဘုရားဟောတဲ့တရားတွေကိုနာယူပြီးတော့တစ်ဆင့်ပြန်လည်ပူဇော်တဲ့လုပ်ပြီးလုပ်တယ်။ဘုရားဟောတဲ့တရားတွေကိုလည်းအကုန်လုံးအားလုံးဆောင်ထားနိုင်တဲ့အတွက်ကြောင့်တိပိတကတရအပိရိကသုံးပုဆောင်တဲ့အမျိုးသမီးဖြစ်သွားပါလေ။အခုတရားနာပိတများဂုံပြုပူဇော်နေကြတဲ့ဆရာကြီးတက္ကုံဒလသီရီကလည်းပိတကတရားပါရဂူဆိုတဲ့ဘွဲကိုရထားတာနော်။ပိတကဆိုတာကပိတကတရားဆိုတာကသုံးပိတကတရားဆိုပိရိကသုံးပုံပါရဂူဆိုတာကပါရဆိုတာတစ်ဖက်ကံသူကူဝရောက်တာပိရိကသုံးပုံမှာတစ်ဖက်ကံခတ်တက်မြောက်တဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်နော်အဲ့တော့ခုဥစဉ်တော်ဟောနေတဲ့ဣတိပုပါဠိတော်နဲ့တကွပိရိကသုံးပုံပါဠိသံဃာဒိဋ္ဌိတွေကိုဆရာကြီးတကုံလထီကြီးကလည်းသိကျွမ်းထားပြီးသားဖြစ်ပါတယ်အဲကြောင့်ဘုဟုသုတကြီးမာတဲ့ပုဂ္ဂိုလ်လို့ပဲပြောရမှာပါပဲအဲကြောင့်ပရိယတိသာမီဘုဟုသုတမာလေးပိရိကသုံးပုံတစ်ဖက်ကံခတ်တက်မြောက်ပြီးတော့သာမီတွေကိုလည်းငယ်စဉ်ကတည်းကခုတန်းအောင်ဟုတ်ပြောပို့ချကိုနဲ့နှိစက်တဲ့ဒကာဒကမတွေသူချင်းမျိုးသမီးပိသက်တွေကိုတရားဓမ္မနဲ့ပတ်သက်တဲ့ဂုဏ်သုဒ္ဓတွေပေးနေတဲ့ပုဂ္ဂိုလ်ကိုအမျိုးသမီးဘဟုသုဒ္ဓဣတိတရရတဲ့ခုသုဒ္ဓတာအကြောင်းနဲ့ဂုဏ်ပြုတာသဘာဝမကျဘူးလားအဲ့တော့နောက်ဆက်တွဲတခါတည်းသိတဲ့နာကတော့ခုသုဒ္ဓတာဒလောက်ပိရိကသုံးပုံအာကုံဆောင်ပြီးတော့ဘဟုသုဒ္ဓတွေပြည့်စုံကျွဲဝပါရဲ့နဲ့ဘာရှိလို့များခါကုံနေရတာလဲဘာရှိလို့များကြုံမဖြစ်နေရတာလဲဒါလည်းမသိတဲ့ဘူးလားဒီလိုခါကုန်းနဲ့ကြုံမတဲ့ကဘာဖြစ်လို့များဉာဏ်ဉာဏ်ဖြစ်နေပြီးတော့မိတ္တကသုံးမှုအာကုန်ဆောင်နိုင်ရတာလေကံကံရဲ့အကျိုးသုံးချက်သိတဲ့ ਨੇ ခါကုန်းရတဲ့အကြောင်းကတော့ဒီလိုဖျားမပွင့်ရင်ဗာရာဏစီမင်းရဲ့နန်းတော်မှာခုသုတ္တရာအလောင်းကလေဒီမမမိတန်တယောက်အနေနဲ့ဖြစ်ခဲ့ဘူးပါတယ်ဒီမရတော့မဟုတ်ဘူးပေါ့လေမောင်မမိတန်တရားဖြစ်ခဲ့ဘူးတယ်အဲ့ဒီဒီမှာဗာရဏစီမင်းရဲ့နန်းတော်ကိုပြည့်စစ်ကဗုဒ္ဓအရှင်နဲ့၈ပါးကလည်းနေစဉ်ဆုံးခံကြဆုံးဖုံးပေးကြဆုံးဖုံးပေးမဆုံးခံကြဒီနန်းတော်မှာဆုံးနေခံယူပြီးတော့မှဟိမောနတော်နာမမူလိုင်းကိုပြန်ပြီးတော့ဆုံးဖုံးပေးကြတယ်ပေါ့အဲ့ဒီပြည့်စစ်ကဗုဒ္ဓ၈ပါးတဲ့ကတစ်ပါးကခါနေနေကုန်ခါကုန်တဲ့တော့သူ့တဘာဝကခါကုန်နေတာပေါ့အတကြီးကကုန်းတာဖြစ်ချင်တဲ့ချင်းမဲ့တော့မဟုတ်သူ့တဘာဝကူကခါကုန်းနေတာလည်းဖြစ်တယ်ဒါလည်းသူ့ဝိကျေးတစ်ခုကြောင့်ဖြစ်မှာပေါ့အဲ့ဒါခုတ်ဘုဒ္ဓရာအလောင်းမျိုးသမီးကနန်းတော်ထဲမှာသူ့ရဲ့မိတ်ဆွေတွေသူ့ရဲ့တငယ်ချင်းမတွေနဲ့တခါတည်းရင်ဝိုင်းဖွဲ့ပြီးတော့စားကြနောက်ကြတဲ့အခါကျသူကဘာလုပ်တယ်လဲဆိုတော့ဂရိဘာအနီသာကြီးကိုဘုန်းကြီးတင်ခံဝတ်တယ်လို့ဝတ်လိုက်ပြီးမှရှူပွဲကြီးကိုတပိတ်လို့သဘောထားပြီးရှူပွဲကြီးကိုတပိတ်ပိုက်ပြီးတော့တို့နန်းတော်မှာဆုံးခံကြွားနေတဲ့ဟိုပင်ဟိုအရှင်မြတ်ကဒီလိုဒီလိုသွားတယ်ဒီလိုဒီလိုလှည့်နေတယ်ဆိုပြီးတော့သူကလောက်ပြဟိုပစ္စေကဘုရားကသွားပြောင်းတာမဟုတ်ဘူးနော်ကိုယ်ရမှာကိုယ်တငယ်ချင်းအချင်းချင်းပြောင်းပြတာအဲ့ဒီအကုသိုလ်ကြောင့်လည်းခါကုန်းရခြင်းဖြစ်ပါလေပစ္စေကဘုရားရှင်မြတ်ကကိုယ်ရမှာပြောင်းခဲ့တာနော်အဲ့ဒါကာသကံရှင်ကိုလက်ညှိုးငေါငေါထိုးပြီးတော့သွားပြီးတော့ဆွဆဲပုတ်ခတ်အပြည့်ပြောင်းမှဝင်လိုက်တာမဟုတ်ဘူးကိုယ်ရမှာကိုချင်းချင်းပြောင်းပြသုံးမကုတ္တရတဲ့ပြောင်းပြသုံးမကုတ္တရတဲ့သစ္စာကဝစီကနဲ့ပြင်မှာအဲ့ဒီလိုလုပ်လို့ရှိရင်လေအကျိုးပေးတတ်တယ်ခုနကဦးဇင်းတို့တရားဟောပလင်မှာမတက်ခင်တိတ်ခွေဖွင့်ထားတဲ့ရွှေကောင်းမှုနဲ့ရွှေတောင်းစုတရားထဲမှာလည်းဒါပါတာပဲနော်ရှင်မလောက်တဲ့ဖခင်ရေထဲညှောလိုက်တာပဲကောင်းပါတယ်လို့ပြောလိုက်တော့သတိလာမအောင်ရှင်မျောခံရတယ်မွေ့မွေ့ချင်းနော်ဒါကိုရမှာပြောတာဖခင်တော့ပြောတာမဟုတ်ဖခင်ရှိလည်းမရှိတော့ဘူးဇေဒီတော့တဲတာဒါကြောင့်ဝစီကံအဖြစ်တည်ကိုယ်ရမှာလောင်ပြောင်းတဲ့အဖြစ်တွေဟာအမှန်တန်ကြောက်စရာကောင်းနေယထာဝိဇ္ဇံကိလိဝေဒနာအဖြစ်ကိုပြပြီးတော့ပြောင်းတာပေါ့ကိုချင်းချင်းမပြောင်းရဘူးလို့မဆိုလိုဘူးတရားနဲ့တည်းရည်ကြံမောစရာပြောင်းတာနောက်တာလောက်ရပါလေသို့တော့တစ်ဖက်သားရဲ့အဖြစ်ကိုရှုံချတဲ့သဘောမျိုးနဲ့တော့လုံးဝမပြောင်းတဲ့ဘူးတကားထစ်တဲ့လူတွေ့ရင်ချော့မပြောင်းတတ်ဘူးလားထင်ရထင်ရနဲ့ကိုရမှာဆိုလည်းကောင်းရှိမှဆိုကံလုတ်ပြတ်တတ်တယ်အဲ့ဒါဝေလိုက်မှာပဲအကျိုးပြန်လာလုံခဲ့တော့ဒီဘွားတွေကိုအကျိုးပေးသွားတာလည်းရှိတယ်နော်သူများကိုချက်တာလုံပြန်တယ်တကယ်ကိုချက်သွားတာလည်းရှိတယ်ဒါကြောင့်ကံကံရဲ့အကျိုးတွေအားလေသိစီသိရင်တိတ်ကြောက်စရာကောင်းတယ်ဒါကြောင့်ခုသုတ္တရခါကုန်းနဲ့ကြောင်းတလောက်ပဲရဲ့နောက်တစ်ခုကခုသုတ္တရဂျုံမဖြစ်ရခြင်းအကြောင်းကဘာကြောင့်လဲ ကတ္တဗာဘုရားရှင်လက်ထက်တုန်းကသူကတထေသမီးဖြစ်ခဲ့တယ်။တနေ့တော့ညနေပြန်လေးရေမိုးချိုးပြီးတော့အခန်းထဲမှာအလှပြင်းနေတယ်။မှန်ရှိမှထိုင်ပြီးတော့တနခါလေးသွေးလိမ့်ပြီးတော့အလှပြင်းနေတယ်။အဲ့ဒီအချိန်မှာဘိက္ခုနီမတစ်ပါးကလည်းညနေကပဲလမ်းလျှောက်နေတဲ့ဆန္ဒကဆောင်မအင်းဆိုတော့ရောက်လာ။အဲ့တော့သူကခမင်းရလေးဝတ်ပြီးတော့အလှပြင်းနေတော့ဘိက္ခုနီမကရောက်လာတော့သူရဲ့အလှပြင်းတဲ့ဘူးလေးကောင်းလာတော့ဘာလို့မိတ်ကပ်တော့ဘာလို့ထည့်ထားတဲ့ဘူးလေးပေါ့ကိုကိုလေးပြန်တော့မိတ်ကပ်ဘူးလေးပေါ့လေအဲ့ဒီမိတ်ကပ်ဘူးလေးကသူ့နဲ့လက်ကလေးအခက်လှမ်းလမ်းမှဖြစ်နေအနာလမ်းမှသူ့ရဲ့အလုပ်ကြီးဝေယဝုဇ္ဇလုံးမဲ့သူကလည်းဆင်သက်မရှိဘူးအဲ့ဒါနဲ့ဘိက္ခုနီမနဲ့ကြုံလာနဲ့အရှင်မဟိုကြုံကလေးခဏလောက်လှမ်းလိုက်ပါအောင်ဆိုပြီးတော့နော်သူ့ရဲ့မိတ်ကပ်ဘူးလေးခဏလောက်ပေးပါဦးဆိုပြီးတော့ယူခိုင်းလိုက်အဲ့ဒါဘိက္ခုနီမကလည်းယဟနာထေရီမကြီးပါတကယ်လို့ငါရှိမပေးဘူးဆိုရင်သူငါ့ကိုဒေါသထွက်တော့မယ်ဒေါသထွက်ရင်တော့ငရဲကြတော့မှာပဲယူပေးလိုက်လို့ရှိရင်တော့သူဖြစ်လျက်ကွာမှာကျွန်မဖြစ်တော့မယ်ကျွန်ဖြစ်တာတဲ့ဆိုင်ငရဲကြတဲ့ဆိုင်တော့ကျွန်ဖြစ်တာကတော်ပါသေးတယ်လေဆိုပြီးတော့သူကလည်းယူပေးလိုက်ရဟနာထီဒီမကြီးကိုသူ့ရဲ့ဒီအလှပြင်ပစ္စည်းထဲတဲ့ကျုပ်ကလေးမိတ်ကပ်ဘူးလေးယူခိုင်းခဲ့တဲ့အကုသိုလ်ကြောင့်ဘဝ900ဇက်တိုင်ကျွန်ဖြစ်ရပါလေဒီဘဝထိပေါ့နော်တန်တတော်မှာကတော့ထေရီမလို့ဗဟန္တာထေရီမလို့တော့မပြောတာမဏိမတပါလို့ပြောတယ်ကိုရင်မလေးပေါ့နော်အဲ့ဒီကိုရင်မလေးတပါကိုခိုင်းတဲ့လူတွေလို့ကျွန်မဖြစ်ရပါလေကို့ထဲအသက်သိခါဂုံမကြီးတဲ့ပုံကိုယ်တွေကိုခိုင်းလို့ရှိရင်ကျွန်ဖြစ်တတ်တယ်ဆိုတာစွဲနေအောင်မှတ်ထားပါလေအိမ်မသားသမီးတွေကမိဘတွေကိုမခိုင်းတဲ့လူလူနဲ့လည်းခိုင်းမိတတ်တယ်နော်ဟိုတရားအတွက်ကမကြည့်တဲ့လူလူနဲ့ကြီးရတယ်ဆိုတော့သူတို့ကလည်းမခိုင်းတဲ့လူလူနဲ့ခိုင်းလိုက်တာမိကလေးခဏကြည့်ထားပေးပါအောင်သမီးလက်မအားလို့ဟောဒီလိုလည်းမရှိဘူးလားအဲကလေးကဝမ်းသာတယ်ဆိုလဲအမေရောတီးကုန်းပေးလိုက်ပါအောင်ဟဲ့လားကုန်းပေးပါအောင်မခိုင်းတာမကဲတုံးရတော့သမီးကုန်းလဲအမေကြီးဆေးပေးလိုက်ပါအောင်ပေါ့နော်ကြီးကြီးကြီးကြီးလေးနဲ့ခိုင်းရင်လည်းခိုင်းမယ်ပေါ့လေအမေပခက်တော့ပြလို့ပါအောင်ကလေးထိန်းထားလိုက်ပါအောင်လည်းမခိုင်းတော့ကြဘူးလားအဲ့ဒါဝဲလိုက်မယ်နော်ဒါကြောင့်ကိုယ်တော်တိတ်တခါဂုံဝါကြီးတဲ့သာသနာဝန်ထမ်းပုဂ္ဂိုလ်မှမဟုတ်ဘူးမိဘဆရာသမားအကူအမဥလီရောဆက်တဲ့ပုံကိုယ်တွေကိုခိုင်းပြီးလို့ရှိရင်လေသူတို့ရဲ့အခိုင်အကံဘဝဖြစ်တတ်ပါတယ်။နောက်တစ်ချက်ကအခုဆုံးတရားဒါပြုလို့ဘုဟုတ္တရတွေကြီးမားရတယ်လေပြိဋကတ်သုံးပုံဆောင်းနိုင်ရတယ်လေဆိုရင်တော့ခုနဘုရားမပွင့်ရင်ဗာရာဏသီနန်းတော်မှာငေါမမိတ်တန်တယောက်အနေနဲ့ဖြစ်ခဲ့စဉ်တုန်းကခုနခါကုန်းနေလို့ပြောင်းခဲ့တဲ့ဘဝတုန်းကပြောင်းတာကပြောင်းတာတစ်ပိုင်းပဲတစ်ဖက်ကလည်းဒီကြဝရရှင်နဲ့ရှစ်ပါးရဲ့ဆံကွန်းကိစ္စအတွက်ဝိယဝိသတွေပြုလုပ်ပေးကြတယ်ဝိယဝိသပြုလုပ်ပေးကြတဲ့အထူးကတော့ဒီနေ့မှာဗာရဏသီအဲဒီကြဝရရှင်နဲ့တဲ့နုကနာစွန်းတွေလောင်းလိုက်တယ်နုကနာစွန်းတွေကအင်မတန်ပူနေတော့ပိစကဗုဒ္ဓတွေကလက်ဟိုဘက်ပြောင်းလိုက်ဒီဘက်ပြောင်းလိုက်နဲ့နေရာထည့်နေတာပေါ့လေနော်ပူတဲ့တပိတ်ကိုပိုက်ရတော့ဟိုဘက်ဒီဘက်နဲ့ပြောင်းပြောင်းပြီးတော့ကင်နေရတော့အဲ့ဒါကိုမြင်တဲ့အခါမှာသူ့လက်မှာဆွထားတဲ့ရှူလက်ကောက်ရှစ်ကွင်းကိုချုပ်ပြီးတော့လှူလိုက်တယ်ဘယ်ဘက်လေးကွင်းညာဘက်လေးကွင်းဆွထားတာကိုအဲ့ဒါလက်ကောက်ရှစ်ကွင်းရှစ်ကွင်းနဲ့ဆွထားတာဟုတ်ချင်မဟုတ်မှာပါရှစ်ကွင်းဆွချုပ်ပြီးတော့လှူလိုက်တယ်အရှင်မြတ်တပါးကိုလက်ကောက်တကင်းပြီးရှင်သာတို့ဒီလက်ကောက်ပေါ်မှာတပိတ်လေးတင်ပြီးတော့သွားကြပါရှူလက်ကောက်လို့လည်းဆိုပါတယ်ကျန်းတောင်ကတော့ဆင်းဆွဲလက်ကောက်လို့လည်းဆိုပါတယ်နော်အဲ့တော့ရှူလက်ကောက်ရှစ်ကွင်းဆွမ်းပူပူထည့်ထားတဲ့တပိတ်အောက်ချီမှာခံဖို့အတွက်တပိတ်ချီခြင်းနဲ့လှူဒန်းခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်ဉာဏ်ပညာဖြည့်မြတ်ရပါတယ်ဘုဟုတ္တကြီးမားရပါတယ်အဲ့ဒီလက်ကောက်ရှိကွင်းသိမဝနာကနန္ဒမူဆိုင်ကုထဲမှာဂုရတိရှိပါသေးတယ်တဲ့မဆွေးမမြေမပြည့်စည်သေးပါဘူးတဲ့တရားနာပိဋကလူကျင်လားတရားနာပိဋကလူကျင်တာလားရှိလူကျင်တာလားဟဲ့သူတို့လက်ကောက်တွေလှူလို့ဉာဏ်တွေထက်တယ်ငါတို့လည်းဆရာကြီးဒေဂုဏလထေရီနဲ့တကွာစန္ဒယာမတိလိုက်ရှင်စာသင်တက်ကဆရာကြီးဆရာလေးတွေစန္ဒငါကြောင့်စီပစ္စည်းလေးပါအစဉ်ပြန်ရှင်လက်ကောက်တွေချစ်လူမယ်လို့စိတ်မကူဘူးလားကြည့်စိတ်မကူဘူးလားဆက်ကြည့်ကြည့်လုပ်နေကြရတော့နော်ကြည့်စိတ်မကူသေးဘူးထင်တယ်အဲ့ဒါတရားကိုတရားနဲ့ကြည့်အောင်နားလို့ရှင်နော်အဲ့ဒါဆရာကြီးတို့ကုန်ဒလာထေရီနဲ့တို့ကစန္ဒယာမဆရာကြီးဆရာလေးတွေတဲ့အဲ့ဒါရှင်လက်ကောက်တခွန်းတော့နေဆုံးရဖို့ကောင်းတယ်နော်ရရှိလက်ကောက်တွေရှိလက်ဆက်တွေရှိလက်ကောက်တွေမလှူရင်နေပါဆရာကြီးဆရာလေးတွေအိမ်ရှိစမ်းစမ်းခံလို့ရှိရင်တော့ဇွန်ကြီးကြီးတွေနဲ့လောင်းပါဇွန်ပစ္စည်းတွေနဲ့လောင်းပါလားဇွန်ပစ္စည်းနဲ့လားဇွန်ကြီးကြီးနဲ့လားဘယ်လိုက်ကြီးတော့ကဲဒီကမာကြီးလောင်းတာ ဦးဇင်းတို့မြင်လာတော့အိမ်ကြီးသွားလာရင်ဆရာလေးတွေရှိမှဒါနရှင်များမိသားစုပါတဲ့ရှင်ဆိုဆောင်ရွက်ပြီးစီခွေးနဲ့သွားလာတယ်တစ်ဖက်ကကြီးတော့လည်းဟုတ်တယ်ဒကာဒကာမတွေလည်းပြောတယ်ရှင်များတော့ဒီရွက်တွေလည်းအဆိုးမဆိုးနဲ့ဦးနဲ့အချို့ဆရာလေးတွေကလည်းလာရက်တာကတပါးတဲ့ခုနှစ်ပါးသာဆိုပြီးပြောတယ်ဒီပထမမှာရှိချင်မှရှိမယ်ထင်တယ်ရန်ကုန်မှာရှိခုနှစ်ပါးတဲ့အချို့ဆရာလေးတွေကတပါးတည်းလာရောက်တော့ဆယ်ပါးတဲ့ဆယ်စုံမလာမချင်းမသွားဘူးလေရန်နေတာနော်အဲ့လိုဒါကတော့စုံကြည့်နေလိုက်ရှင်နေပေါ့လေနည်းနည်းပါးပါးတဲ့ရှိရင်ရှိမှာပေါ့တချို့လေတကယ်ကိုခုနှစ်ပါးဆယ်ပါးဥပ္ပိလိုက်ဆိုရင်လည်းဒါအိမ်ဖြန့်ပြီးထွက်တာလည်းရှိရင်လည်းရှိမှာပေါ့လေနော်ဘယ်လိုပဲဆိုပြီးခုနှစ်ပါးပဲကြိုးကြိုးဆယ်ပါးပဲကြိုးကြိုးဇွန်ကတော့ကြီးဖို့မလိုဘူးလားတို့လေဖြစ်နေတာပုံနဲ့လားနှူးကြီးပုံနဲ့လားပုံမကောင်းလားကောင်းတယ်လားဦးဇင်းတို့လူဝေးကြောင်တော့ကတော့အဲအဖေကလက်ကြည့်ဆိုနှူးကြီးပုံနဲ့တဘူးလောင်ချတာဦးဇင်းကတော့အဲ့ဒါဆရာလေးတွေကဦးဇင်းတို့အင်ဂျင်ဆန်းလာရင်ဟိုဦးဇင်းလောင်းမှစီပဲသူကဆူတောင်းနေတယ်သူတို့ကိုယ်တိုင်ပြောပြတာနော်အဲ့ဒါဦးဇင်းလူနာမယ်လေးနဲ့ပြောတာပေါ့လေသူတို့ကအဲ့ဒါမောင်မသူလောင်းမှစီပဲဆရာလေးတွေကဆူတောင်းနေတာအဲ့ဒါဘာလို့နှူးကြီးပုံတဘူးလောင်းလောင်းလို့တဲ့ဒါလည်းကိုယ်နဲ့တခါတည်းရမှုတို့လောင်းနိုင်တာဖြစ်မှာပါနော်ဘယ်လိုပဲဖြစ်ဖြစ်ခိုးဆုံးတရာရှင်လိုက်ကရှင်ခွင့်ပြုလို့ညာပညာကြီးပြတော့ရတယ်ပြိတ္တကတော့မဟုတ်အာကုံစောင်းတိုင်းနဲ့ဆိုတာပြီးရင်တော့ရှင်လိုက်ကရှင်လေးဆိုမလှူတောင်မှဆရာကြီးဆရာလေးတွေကိုဇွမ်းကြီးကြီးလောင်းမှုတော့လိုအပ်ပါတယ်နော်အဲ့ဒါသာသနာတော်ကိုချီးမြှင့်တယ်ချီးမြှင့်တယ်ဆိုတော့လူတကာဓမ္မတွေကများချင်းယဟန်သာမဏေတွေကိုပဲလှူကြတန်းကြတာများတယ်အမျိုးသားသာသနာနွယ်ဝင်တွေကိုပဲလောင်းကြတာလှူကြတာပုံများတယ်အမျိုးသမီးဖြစ်တဲ့သာသနာနွယ်ဝင်တွေမှာတော့အစစရရချူတိုင်ချူတာပြီးတော့သာသနာ့လူကိုပြင်းပြင်းမှန်မှန်အားထုတ်ကြရပါတယ်။ဒါကြောင့်ဦးဇင်းတို့လေးလာနေတဲ့ပိဋကတော်ရင်းနဲ့အခုသန္ဓေယမကဆရာကြီးဆရာလေးတွေလေးလာနေတဲ့ပိဋကတော်နဲ့အားမမဖြူတလုံးမကြအကုန်လုံးချစ်ဆုံအတူတူပဲနော်။ဆရာကြီးဆရာလေးတွေအားထုတ်နေတဲ့ပဋိပဌာန်းတရားတွေဗုဒ္ဓဘာသာမြတ်တာဆတဲ့တမထတရားတွေဝိပဿနာတရားတွေအကုန်လုံးကလည်းဦးဇင်းတို့အားထုတ်နေတာနဲ့ချစ်ဆုံပါပဲအတူတူပါပဲနော်။ဒီလိုတိုင်းလူသမီးကွာချတော့တယ်ဘေကုလူသာသနာမရှိတော့တဲ့အတွက်ကြောင့်ဒီလိုက်ရှင်ဖြစ်နေရတယ်ဒါပဲကွာတယ်ပရိယပฏิပတ်သာသနာ့အလုပ်ကိုအာသွန်ကြိုးပမ်းထမ်းရွက်နေတာကတော့သာသနာသိထောင်ခြင်းသာသနာသိထောင်ခြင်းဆရာတော်သံဃာတော်တွေနဲ့အတူတူပါပဲဒါကြောင့်သာသနာတော်ကြီးရည်ရည်တည်တံ့ခြင်းနဲ့ဆိုတော့ဆရာကြီးဆရာလေးများကိုလည်းဖက်ဖက်ကကြည်ဆောင်အောင်အားပေးကြဖို့လို့တိုက်တွန်းပါတယ်အဲဒီတိုက်တွန်းတာကလည်းခုနခိုးဆုံးတာဟောတဲ့သုတ်တံနဲ့မှာသုတ်တံလေးတစ်ခုပါပါသေးတယ်ဘဟုကာရသုတ်တံနဲ့အဲဒီသုတ်တံထဲမှာကာရတဘုကလူတော်များများတော့ရှားမှုပါတယ်ပါကာရအနကာရသဟူဘောဣညုညနိပိတာအာရာတယံတိပတ္တမံယောဂတိမံအနုတ္တရံအယံတိတံလူပေါ်မှာနေတဲ့တရားဓမ္မတွေကသံသင်္ကန်းကြောင့်စီပစ္စည်းလေးပါနဲ့တကသာသနာတော်ကိုထောက်မှန်ရမယ်သာသနာဝန်တန်းရှင်ယဟန်ဒီလရှင်များကကျေးဇူးလေးပါသမ္မာနဲ့တရားဓမ္မများကိုတရားဓမ္မဟောပြောပြတာဆုံးမခြင်းဖြင့်ကျေးဇူးပြုကြရမယ်အဲ့လိုဆရာတကာအပြန်လန်ကျေးဇူးပြုသွားကြမယ်ဆိုရင်သာသနာတော်ကြီးလည်းတိုးတက်မယ်ဆရာရောတရားရောသံဃာဝိသင်းရဲ့ကနေပြီးတိုင်းလွတ်မြောက်သွားကြပါလိမ့်မယ်နော်အဲ့ဒီလိုဒါနကိလဘာဝနာတွေလည်းပြုလို့အားထုတ်ကြမယ်သာသနာတော်ကိုလည်းပစ္စည်းလေးပါနဲ့ပြည့်စုံအောင်ထောက်ပံ့ကြမယ်ဆိုရင်ခုံးဆုံးတရားဟောတဲ့သုတ်တန်တစ်ခုကသာသနာစိတ်ဓာတ်သုတ်တန်နဲ့အဲ့ဒီတော့ဒါမှကြည်လင်သောစိတ်နဲ့သိရင်ကောင်းရသူကိရောက်ရပါလေ။အဲ့တော့ဒါနာတိလဘာဝနာတွေလည်းပြုဒါနာတော်ကိုလည်းဖက်ဖက်ကပြည့်စုံအောင်ထောက်ပံ့သွားမယ်ဆိုရင်ပြစ္ဆုတ်ဘဝမှာလည်းစိတ်ကြီး၊ဒေဂာနီမှာလည်းစိတ်ကြီး၊ပြစ္ဆုတ်ဘဝမှာလည်းစိတ်အေး၊ဒေဂာနီမှာလည်းစိတ်အေး၊ကြည်လင်တဲ့စိတ်အေးချမ်းတဲ့စိတ်နဲ့သိကြရင်တော့ကောင်းရသူကိကိုသိကြပေါ့ရောက်မယ်။အဆင်းမြင့်ဆုံးကြည်မယ်၊အဆင်းမြင့်ဆုံးအေးမယ်ဆိုရင်တော့အရဒမဲ့အရဒဘုံရတဲ့ဘဝယုတိအောင်အေးချမ်းသွားမယ်ဆိုရင်တော့ဒီဒီရဲ့အချမ်းမြန်မှန်အဘိင်္ဂရနိဗ္ဗာန်ကိုဒီတိုင်းဝင်ဆိုင်ချုပ်ငင်းပြီးတော့ဘဝခန္ဓာဆက်တဏှာဝိဇ္ဇာမြင့်တဲ့ရုပ်သိမ်းသွားနိုင်ကြပါလိမ့်မယ်။အဲဒီလိုဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုဒီလရှင်သာသနာရောယဟန်သာမဏေတို့ရဲ့သာသနာတော်ကိုရောပစ္စည်းလေးပါပြည့်စုံအောင်ဖက်ဖက်ကကိုကြီးပံ့ပိုးနိုင်ကြတဲ့အတွက်ကြောင့်အဲဒီလိုကိုကြီးပံ့ပိုးရတဲ့ဝိပဿနာလုပ်ကိုနေစဉ်တိုင်းနေစဉ်တိုင်းမှာအားထုတ်နိုင်ကြတဲ့အတွက်ကြောင့်ဝိပဿနာဉာဏ်လေးဆင်းဆင်းတဲ့မဉဏ်ဖွဉာဏ်လေးဆင်းဆင်းတက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်နေမျက်မှောင်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဦးဇင်းတို့ရဲ့အလင်းစေတမန်တရားတော်ကိုဤကုန်ချုပ်ပါတယ်။တရားနာပြီးတဲ့များအားလုံးလည်းချီးထားကြပါ။အရေးကြီးဆုံးသကားစခွန်နဲ့တရားဤကုန်ချုပ်ပါတော့မယ်။အပမဒီနာသံပါတိတာအပမဒီနမမိမလဲရောမပေါ့မဆာ ပင်ကြထက်တံမင်္ဂနောတတိတရားရှင်တံပါတိထပိလသမာတိပညာဥစ္စောတို့ဒိဋ္ဌာသုံးပါးတို့ကိုကိုယ်စီကိုယ်ငါတိဆုံးအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း ဤတံပုံညာဆရာကြီးရောကုန်တလားသီရီဤသက္ကမအာကန္ထဝါစကပန္တိတာဝေဒစိတ်တော်အပြုခံရရှိခြင်းကိုအကြောင်းပြုရေမြတ်စွာဘုရားရှင်ဤ တရားတော်များဟောကြားရသောဓမ္မဒေသနာကုသိုလ်နာကြားရသောဓမ္မသဝနာကုသိုလ်တရားတော်ကိုပူဇော်သောအခြင်းပြုကျမ်းရသောဓမ္မဒါနာဓမ္မပူဇာကုသိုလ် ပူဇော်ဝဲနိုင်သန္တန်မြသင်္ကန်းဆရှိတော်သူဝဲဝုစုအစုစုတို့ဖြင့်လူတန်းရသောဒါနာကုသိုလ်တရဏဂုံသုံးပါးနှင့်တကွာပူပါသီလကိုသောက်တီရှင်းသုံးရသော သီလကုသိုလ်တရားဝဲနေဥသောဝဲရှင်းမြောက်ရေးအတွင်အားဆုံးရသောဝိယဝိသကုသိုလ်သံနိုင်သမျှသမထဝိပဿနာပညာရသောဘာဝနာကုသိုလ်ဤကုသိုလ်ကောင်းမှု သုသုတိနိဗ္ဗာန်တ္တသီရင်ရင်ယံနိဗ္ဗာန်ချမ်းသာဤသစ္စယောအောက်အပန်းဤဟောတုဖြစ်ပါစေတည်းဤကောင်းမှုတို့ဤအဖို့ဘာကကိုဤကြောင့်တည်းဤချံဝင်း ဤတော်ကြောင့်ဤမြို့ရွာဤပဝင်းရဲ့၌ဤသာကုံတော်ပုဂ္ဂိုလ်တ္တဝအမြတ်နှင့်တကွာသစ္စာဝလာနန္ဒ၌ဤသာကုံတော်လူနဲ့ဇမံဤတံသိစံတ္တဝအလုံးတို့အား အမြဲပြီပါကုန်၏။အမြဲရ၍သတ္တဝါအလုံးကိုသိနှစ်ချောင်းမှောင်းသာ၍ဒုရစန္ဒပြဝကြပါစေ။အမြဲဝေလိုက်။ ရစေမြေနာ၌ရှိကြသော